မင်္ဂလာပါအားလုံးကို The City Podcast ကနေပြီးတော့ပြန်လဲကြိုဆိုလိုက်ပါတယ်ဒီနေ့ Salmon Series မှာတော့ဆရာစောတီဟာဖြစ်ပါတယ်ခင်ဗျာစိတ်နှလုံးတစ်ကောင်ကိုဖွင့်ထားရင်သင်ရဲ့အသက်တာကိုကောင်းကြီးမင်္ဂလာဖြစ်စေမယ်ဖခင်သခင်ရဲ့နှုတ်ကပတ်တော်ကိုအတူတူခံယူကြရအောင်ခင်ဗျာ
အားလုံးကိုမင်္ဂလာပါလို့နှုတ်ဆက်ပါတယ်ကိုခန္ဓာစိတ်ဝိညာဉ်အလုံးစုံလုံးမြောက်ချက်ချမ်းပါခြင်းဆိုနှုတ်ကပတ်တော်ကို series လိုက်ကျွန်တော်ဝင်ကားနေတာအခုဆိုရင်ပိုင်းရှစ်နောက်ဆုံးပိုင်းလည်းဖြစ်ပါတယ်ကျွန်တော်ပြီးခဲ့တဲ့တစ်ပိုင်းကကျွန်တော်ပြောခဲ့သလိုပါပဲဒီနှုတ်ကပတ်တော်ကတော့ဆက်မဲ့ဆိုရင်လည်းဆက်လို့အများကြီးရပါသေးတယ်သို့တော်လည်းပဲနောက်ပိုင်းအရာတွေကပေါ့နော်နောက်ပိုင်းကျွန်တော်ပြောမယ့်အရာတွေကတကယ်တော့လူချင်းတွေ့ဆုံပြီးတော့အမှုဆောင်လုပ်ငန်းကိုလုပ်တဲ့ခါမှာပို့ပြီးတော့ထိရောက်မယ်ဒါကြောင့်မလို့ကျွန်တော်တို့ဒီ online ကနေသင်လို့ရတဲ့အနေအထားလေးကိုအားလုံးအကျဉ်းချုံပြီးတော့ကျွန်တော်သင်လိုက်တာဖြစ်ပါတယ်ဆိုတော့အမနေ့ကဆိုရင်လည်းကျွန်တော်ဒီနှုတ်ကပတ်တော်ဝင်ခဲ့တဲ့ခါမှာအဓိကဒီစိတ်ဒဏ်ရာအနာတွေကိုနော်ကျမ်းမာစေခြင်းဆိုတော့ inner healing ကိုနှုတ်ကပတ်တော်ဝင်ခဲ့တာဖြစ်တယ်ဆိုတော့ inner healing ဆိုတာလည်းတကယ်တော့ယုံကြည်သူရဲ့အသက်တာထဲမှာကြုံတွေ့ရတဲ့ပြဿနာတွေကိုကျမ်းမာခြင်းရဝယ်ရန်အတွက်ကျွန်တော်တို့အမှုဆောင်တာဖြစ်တယ်ဆိုတော့လူလူချင်းတွေ့မှအဆင်ပြေမယ်အဲ့လိုပဲဒီနေ့နှုတ်ကပတ်တော်ဝင်ခဲ့မယ့်အရာကတော့ဒါမာနနဲ့ဆိုင်တဲ့အရာနဲ့ဆိုးနဲ့ပတ်သက်တဲ့အရာတွေကိုကျွန်တော်တို့ကနော်ဒါဝင်ခဲ့တာဖြစ်တယ်ဆိုတော့ဒီနတ်ဆိုးရဲ့ချုံနောက်ခြင်းနဲ့လွတ်မြောက်ခြင်းပေါ့နော်လွှမ်းမိုးခြင်းခါမနရဲ့နီလန်းတွေကိုကျွန်တော်သဘောပေါက်ပြီးတော့ဝิญဉ်တိုက်ပွဲဆိုတဲ့အရာကိုနားလည်ပြီးတော့မိမိရဲ့အသက်တာကိုပြင်ဆင်ခြင်းဆိုတဲ့အရာတွေကိုကျွန်တော်အဓိကဝင်ခဲ့တဲ့ခါမှာအပြင်မှာဆိုရင်တော့ပုံမှန်အဖြစ်တာမှုဆောင်ပြီဆိုရင်တော့နတ်ဆိုးကိုနှင်ထုတ်ရတဲ့အနေအထားတွေကျွန်တော်ရှိပါတယ်။ဘာကြောင့်လဲဆိုတော့ကျွန်တော်တို့ယုံကြည်သူတွေရဲ့အသက်တာထဲမှာနတ်ဆိုးကိုနေရာပေးပြီးတော့နော်သူ့အခွင့်အရေးပေးတဲ့ခါမှာသူကလည်းရတဲ့နီလန်းပုံစံမျိုးမျိုးနဲ့ကျွန်တော်တို့ကိုလွှမ်းမိုးပြီးတော့နော်သူကနောက်ဆက်ပေးတဲ့အရာတွေအများကြီးရှိတယ်ဆိုတော့နတ်ဆိုးရဲ့နီလန်းတွေကိုကျွန်တော်တို့ကဖြည့်ရှင်းတဲ့ခါမှာface to face เนาะတရားချင်းတွေ့ပြီးတော့ဒါနှုတ်ကပတ်ဝင်ငါချင်းအဖြစ်တော်လောက်ကောင်းဆူတောင်းပေးချင်းအဖြစ်တော်လောက်ကောင်းနောက်တစ်ခုကနတ်ဆိုးကိုဘုရားသခင်နာမအမိပြုပြီးတော့နှင်ထုတ်ချင်းပေါ့เนาะဝိညာဉ်တော်ရဲ့မဆာမှုအဖြစ်ကျွန်တော်လှုပ်ဆောင်ရတဲ့ခါတွေရှိတဲ့ခါမှာဒါတွေကအခု online ကနေလှုပ်ဖို့ကဘာပဲပြောကျွန်တော်တို့ one way ဖြစ်နေတော့ကြောင်မလို့ဒါအဆင်ပြေမှာမဟုတ်ဘူးတိုးတော်လည်းပဲဒီနေ့မှာတော့ဒီနှုတ်ကပတ်ကိုနားထောင်ရင်းနဲ့ကိုယ့်ရဲ့အတ္တကိုပြန်လဲပြီးတော့စင်ကျင်စမ်းစစ်စရာဖြစ်မယ်နောက်နတ်ဆိုးနဲ့သူ့ရဲ့เนาะအလေအလာတွေကိုကျွန်တော်သဘောပေါက်သွားပြီးတော့ချို့နားမလဲသေးတဲ့အရာချို့လည်းနားလဲသွားပြီးတော့ကိုယ့်ရဲ့တက်တာကိုပြင်ဆင်ဖို့ရန်အတွက်ပြန်လဲပြီးတော့ဖျားစီကိုတိုးဝင်ဖို့ရန်အတွက်ဆုံးဖြတ်ချက်ချနိုင်မလို့ကျွန်တော်ယုံကြည်တယ်။ဒါကြောင့်ဒီနေ့ဒီနှုတ်ကပတ်တော်ဝင်ငါချင်းဖြစ်တယ်။ဒါကြောင့်လက်တွေ့ကြမဲ့ခေါင်းစဉ်လေးကျွန်တော်ပေးထားပါတယ်။မာနတ်ကိုစီတာကြတော့ဒါကတော့ကျွန်တော်ရာကုတ်အခန်းကြီး၄ငယ်ခုနှစ်မှာရေးထားတဲ့အကြောင်းအရာဖြစ်ပါတယ်။ထို့ကြောင့်ဘုရားသခင်အလိုတော်သို့လိုက်ကြလော့မာနတ်ကိုစီတာကြလော့တို့ပြုလင်သူသည်သင်တို့ထံကပြေးသွားလိမ့်မည်။အဲ့တော့ဒီနှုတ်ကပတ်ကျမ်းစာကအဲ့ဒီသူ့ရဲ့ context တစ်ခုလုံးကိုဖတ်ကြည့်မယ်ဆိုရင်သူကစိတ်နှခွားရှိတဲ့လူတွေနော်ဘုရားသခင်နဲ့အပေးယူလို့ပြီးတော့အသက်ရှင်နေတဲ့ယုံကြည်သူခရိယန်တွေကိုအထူးထားပြီးတော့ပြောတာဖြစ်တယ်။သူယုံကြည်သူဖြစ်မလို့လို့ပုံစံမျိုးနဲ့ဘုရားနောက်ကိုတကယ်လိုက်မလို့လို့ပုံစံမျိုးနဲ့အသက်တာထဲမှာအပြစ်နဲ့အပေးယူလို့တယ်သူတို့ရဲ့နေ့စဉ်အသက်ရှင်ခြင်းမှာဘုရားပုံထင်ရှားတဲ့နေရာတွေမတွေ့ရဘူး။ဇာတိရဲ့သဘောတွေအများကြီးတွေ့ရတယ်။အဲ့ဒီလူတွေရဲ့အသက်တာထဲမှာနတ်ဆိုးရဲ့လှုပ်ဆောင်မှုတွေအများကြီးလွှမ်းမိုးမှုရှိတဲ့အခါမှာနော်ဒီနေ့ဒီကျမ်းစာကပြောနေလဲဆိုတော့ဘုရားသခင်အလိုတော်ကိုလိုက်ပါမာနတ်ကိုစီတာပါဒါဆိုရင်နော်သူကသင်တို့စီကနေထွက်ပြေးသွားမယ်ဆိုတဲ့အရာလေးကျွန်တော်တို့သိရတယ်။ကြဲအဲ့တော့ကျွန်တော်တို့ဒီနေ့မာနတ်ကိုစီတာကြလို့ပြောတဲ့အတိုင်းပဲကျွန်တော်တို့ကိုစီတာဖို့ရန်အတွက်ဘုရားသခင်ကနော်ဘယ်လိုပုံစံမျိုးကျွန်တော်တို့ကိုအခွင့်အာဏာတွေပေးထားလဲဆိုတဲ့အရာကိုလည်းဒီနေ့အသိနာလေးကိုလို့ပါတယ်ဆိုတော့ပထမအဦးဆုံးကျွန်တော်ကျမ်းပိုက်တစ်ပိုက်ဖတ်ချင်ပါတယ်တေယောခန်းကြီး၃အငယ်၈မာနတ်သည်ရှေးဥစွာမှစ၍ဒူးစရိုက်ကိုပြုတ်တော်သူဖြစ်သောကြောင့်အကျဉ်သူသည်ဒူးစရိုက်ကိုပြုတ်၏ထိုသူသည်မာနနှင့်ဆိုင်၏မာနမှုတို့ကိုပယ်ဖြတ်ခြင်းကဘုရားသခင်သားတော်သည်ထင်ရှားပေါ်ထွန်းတော်မူ၏လူတော်များများကသူကနော်အထူးသဖြင့်ယုံကြည်သူတွေရဲ့အထဲမှာငါတို့ကယ်တင်ခြင်းရပြီးသွားပြီဒါကြောင့်မလို့အပြစ်ကိုပြုမိတယ်ဆိုရင်လည်းငါတို့ကယ်တင်ခြင်းမဆုံးရှုံးတော့ဘူးဒါကယ်တင်ခြင်းစိတ်ချမှုဖြစ်တယ်ဆိုပြီးတော့ဒီလိုမှတ်ယူပြီးတော့နော်လူတော်များများကဘာလုပ်လဲဆိုရင်ဒူးစရိုက်နဲ့အပေးယူလောက်ကြတယ်ဒူးစရိုက်လမ်းလေးကိုသွားကြတယ်ဆိုတော့ကျမ်းစာကရှင်းရှင်းလင်းလင်းပြောထားတယ်ဒူးစရိုက်ကိုပြုတ်တော်သူဟာမာနနဲ့ပဲဆိုင်တယ်တင်ပါတင်ချိန်မဲပြုတ်ပြုတ်နှစ်ချိန်မဲပြုတ်ပြုတ်ကြိုက်နှစ်သက်လို့အချိန်ပေါင်းများစွာအဲ့ထဲမှာပဲပြုတ်နေအောင်တော့ဒူးစရိုက်ရဲ့သဘောကဒါဘုရားသခင်ရဲ့သဘောလုံးဝမဟုတ်ဘူးမာနနဲ့ပဲဆိုင်တယ်ဆိုတော့ဒူးစရိုက်ကိုကိုကပြုတ်မိလိုက်တဲ့ခါတိုင်းမှာဒါမှမဟုတ်ရင်မတော်တဆချို့တွေကတော့မတော်တဆဖြစ်တယ်မတော်တဆသွေးဆောင်မှုတွေကိုပါသွားတဲ့ခါမှာဒါနတ်ဆိုးမာနရဲ့နီးလန်းတွေကိုအခွင့်ပေးမိလိုက်သားဖြစ်သွားတယ်မာနရဲ့နော်ကျွန်တော်ရဲ့အသက်တာထဲမှာဝေရောက်နှောက်ယှက်ခြင်းဆိုတဲ့အရာကိုကျွန်တော်ကြုံရတယ်ကြောင့်ဒီနေ့မှာလည်းကျွန်တော်တို့ဒီမေကွန်လေးတစ်ခုကိုအပြည့်ပေးဖို့ရှိပါတယ်အဲ့ဒါကတော့ဗာလဲဆိုတော့ကျွန်တော်တို့အများနဲ့မေးလေးရှိတဲ့မေကွန်တစ်ခုဖြစ်တယ်ယုံကြည်သူတွေမှာနတ်ဆိုးဝင်နိုင်သလားဆိုတော့ဒီမေကွန်လေးကိုလည်းကျွန်တော်တို့ဖြေဖို့ရှိတယ်အဲ့တော့နောက်တစ်ခုကကျွန်တော်တို့ဟာ ဝိညာဉ်တိုက်ပွဲထဲမှာရောက်နေတယ်နော်ကျွန်တော်တို့ကစစ်ပွဲထဲမှာနေ့ရက်တိုင်းမှာဖြတ်သန်းနေရတယ်ဆိုတဲ့အရာဘာစစ်ပွဲလဲနတ်ဆိုးရီနဲ့ဆိုင်ပြိုင်တိုက်လှန်ရတဲ့စစ်ပွဲထဲမှာရောက်နေတယ်ဆိုတာကိုလည်းကျွန်တော်နှုတ်ကပတ်ကျမ်းစာတော့အထူးသဖြင့် A ဖက်6ထဲမှာပေါ်လူကသတိပေးထားတယ်ဆိုတော့ဒီအရာလေးကိုလည်းကျွန်တော်တို့ခဏနေပြောကြမယ်အဲ့တော့ပထမဦးဆုံးဘုရားသခင်ကျွန်တော်တို့ပေါ်မှာထားတဲ့အကျဉ်းစီကိုအရင်ဆုံးသိဖို့လိုမယ်အဲ့တော့ကျွန်တော်နှုတ်ကပတ်တော်ကိုဟောတိုင်းမှာအခြေပြုတဲ့ဒီအခြေပြုတဲ့ဒီ foundation ပေါ့နော်နှုတ်ကပတ်ကျမ်းစာဖြစ်တဲ့ဣသေလလူမျိုးရဲ့ခရီးစဉ် Journey of Israel နော်အဲ့ဒီခရီးစဉ်ကိုကျွန်တော်ကြည့်လိုက်တိုင်းမှာ Israel ရဲ့သဘောတရားကကျွန်တော်တို့ယုံကြည်သူတွေကိုသူကပုံပမာပြုထားတာဖြစ်တယ်။နောက်အဲ့ဒီခရီးစဉ်တစ်ခုလုံးအဲဒီတို့ကနေပြီးတော့ဂရိတော်ထဲကခန္ဓာပြည်ကိုသွားတဲ့ခရီးစဉ်တစ်ခုလုံးကကျွန်တော်တို့ခရိယန်ယုံကြည်သူရဲ့အသက်တာကိုဖော်ပြနေတယ်။ဆိုတော့အဲ့တော့ကျမ်းစာချက်ကဒီလိုရေးပါတယ်။အဲ့ခရီးစဉ်နဲ့ပတ်သက်ပြီးတော့ထွမြောက်23 29ကနေပြီးတော့ငွေ29ကနေ31မှာထိုလူများကိုတစ်နှစ်ချင်းတွင်တင့်ရှိမှငါမနှင်ထုတ်ထိုလူများဆိုတာဘာကိုပြောတာလဲ။ယန်သူတွေကိုပြောတာ။အဲ့တော့ကျွန်တော်တို့ဓမ္မသစ်ကိုရောက်လာတဲ့ခါမှာယန်သူလို့ပြောပြီးဆိုရင်သူကမမြင်ရတဲ့နေပယ်ကမောင်မိုက်တကူနော်ဝိညာဉ်စိုးတွေကိုပြောပြီးတော့သူတို့ရဲ့အပေါင်းပါတွေဖြစ်တဲ့သူတို့နဲ့ပူပေါင်းပြီးတော့အသက်ရှင်လောက်ကင်နေကြတယ်အဲ့ထက်မှရှိတဲ့ဒါနတ်ဆိုးရဲ့အာလူတွေပေါ့နော်ဥမာဆိုပါဆိုကျွန်တော်နတ်ဆရာပုံစံမျိုးတွေဟိုအထက်လန်းအောင်လန်းမှာလှုပ်ဆောင်နေတဲ့သူမျိုးတွေစသဖြင့်ပေါ့ဒါသူနဲ့သက်ဆိုင်တဲ့နော်နေပယ်တီးတီးမှရှိတယ်ဆိုတော့ကျွန်တော်တို့ဘုရားသခင်ကရွေးကောက်တယ်လို့ပဲကျွန်တော်တို့ကဘုရားရဲ့လူတွေလို့ပြောလို့ရတယ်ဘုရားဘုန်းကိုထင်ရှားသောသူတွေဖြစ်တယ်လို့ပဲဆာလမန်ကလည်းသူ့ရဲ့လူတွေဆိုပြီးတော့သူကရွေးချယ်ပြီးတော့သူကနော်ကြွယ်ဝမှုတွေပဲဖြစ်ဖြစ်တကိုးပဲဖြစ်ဖြစ်စသဖြင့်ပေးပြီးတော့သူတက်ဆိုင်နေပယ်မှာအခွင့်အာဏာကိုပေးပြီးတော့သူကနေရအသုံးပြုလေးရှိတယ်ဆိုတော့ဒါသူ့ရဲ့နိုင်ငံကိုသူကတည်ထောင်ဖို့ရန်အတွက်သူ့ရဲ့လူတွေကိုသူကရွေးတယ်ဆိုတော့တိုင်းနိုင်ငံနှစ်ခုပေါ့နော်ဒီຢာလေးကိုကျွန်တော်တို့သိဖို့လိုတယ်အဲ့တော့ထိုလူများကိုတနည်းချင်းတွင်သင်ရှိမှငါမနှင်ထုတ်ဒိုးပြုလင်ပြည်သည်လူစိတ်ညံ၍တားရဲသည်တဲ့တစ်ဖက်၌များပြလိမ့်မည်။တင်းသည်တိုးပွား၍တပြည်လုံးကိုဝင်စားသည့်တိုင်အောင်သူတို့ကိုအသက်ရှိမှဖြည်းဖြည်းငါနှင်ထုတ်မည်။ဆိုတော့အဲ့တော့ तू ကနောက်ဆုံးမှအပိုင်တော့ပေးမယ်ဒီဂရိတော်ထာခါနန်ပြည်ကိုဣသရေလလူမျိုးတွေကိုဒါပေမဲ့ဘယ်အချိန်မှလဲဆိုတော့ဖြည်းဖြည်းနဲ့သူတို့ဒီတပြည်လုံးကိုနိုင်တဲ့အချိန်ရောက်မှနော်ဝင်စားနိုင်တဲ့အရေအတွက်ခွန်အားအစွမ်းတတ္တိစသဖြင့်သူတို့ဒါကျွန်တော်ဓမ္မသစ်ကျမ်းစာနဲ့ပြန်ပြီးတော့ပြောလိုက်မယ်ဆိုရင်ကျွန်တော်တို့ယုံကြည်သူတွေရဲ့အတ္တတံနော်တဖြည်းဖြည်းနဲ့ရင့်ကျက်လာတဲ့အချိန်နော်ကျွန်တော်ခီးလန်းကိုယုံကြည်ခြင်းနဲ့ရှောက်လန်းတဲ့နေ့ရက်တွေများလာပြီးတော့ဒုက္ခဆင်းရဲဝယ်ဖြစ်ဖြစ်ကြွယ်ဝချမ်းသာမှုဝယ်ဖြစ်ဖြစ်ကျွန်တော်တို့ကနော်ဘေးရာကမှကျွန်တော်တို့ကိုဆွဲမချနိုင်တော့ဘဲနဲ့ကျွန်တော်တို့ကဝိညာဉ်ရမှာဖခင်အရာခရစ်တော်နဲ့တူတဲ့အသက်တာကိုတဖြည်းဖြည်းနဲ့ရောက်လာတဲ့အချိန်မှာအဲ့ဒီဂရိတော်နဲ့ဆိုင်တဲ့ကြွယ်ဝခြင်းဆိုတဲ့အရာအပြည့်အဝကိုခံစားရတယ်နော်ဘုရားသခင်ရဲ့ဖြစ်ခြင်းအလုံးစုံကျွန်တော်တို့အသက်တာတွေကစပြီးထင်ရှားလာတဲ့တကူဆိုတဲ့အရာခွင့်အာဏာဆိုတဲ့အရာတွေဟာကျွန်တော်တို့ရဲ့အသက်တာမှာစပြီး manifest ဆိုတဲ့ထင်ရှားခြင်းတွေဖြစ်လာတယ်။နော်ဝိညာဉ်ရေးအခွင့်အာဏာတွေမှာတိုးတက်လာတယ်။နောက်တစ်ခါဘုရားရှင်ဗိသိက်အစင်ပြီးတစ်စင်ကျွန်တော်တို့တိုးတက်လာတယ်။နောက်တစ်ခါဘုံတော်နော်တပားမှနောက်တပားကိုကျွန်တော်တို့ကူပြောင်းပြီးတော့ဘုရားသခင်ဘုံကိုအပြည့်အဝထင်ရှားနိုင်တော့ဘုရားသခင်ရဲ့စစ်တရေတွေစစ်ဘိုလ်ချုပ်တွေဝိညာဉ်ရေးဟာတကယ် giant killer လို့ပြောလို့ရတယ်နော်။ဟိုဒါဝိဒ်လိုပေါ့ခေါလျက်ကိုတတ်တော့တကယ်ဘုရားသခင်ရဲ့စစ်ဘိုလ်ချုပ်တွေအဖြစ်ဘုရားသခင်ကျွန်တော်တို့ကိုအခွင့်အရေးပေးလာတယ်နော်အနှင်းလာတယ်ဆိုတော့ကျွန်တော်နားလည်ရတယ်ဆိုတော့ဝိညာဉ်ရေးရဘိုင်းဆိုင်ရာရင့်ကျက်ခြင်းဟာကျွန်တော်တို့ရဲ့အတ္တတာမှာကျွန်တော်တို့ကိုဘုရားရှင်ပေးသောအရာတွေကိုအပြည့်အဝအပိုင်ရမယ့်အရာနဲ့တွားပြီးတော့တိုက်ရိုက်ဆက်ဆက်နေဆိုတော့ကျွန်တော်တို့သိရမယ်အဲ့တော့ကျွန်တော်တို့အခုဒီအရာလေးကိုကြည့်လိုက်တဲ့အခါမှာနော်ကျွန်တော်တို့ဘယ်လိုနားလည်ရလဲဆိုတော့နေ့ရက်တိုင်းမှာကျွန်တော်တို့မှာရွေးချယ်ရမယ့်အရာနှစ်ခုရှိတယ်ပထမတစ်ခုကနော်ပထမတစ်ခုကဒီဘုရားသခင်ပြည့်စုံခြင်းဆိုတဲ့အရာလုံးဝထင်ရှားမဲ့နေ့ရက်လို့ပြောလို့ရတယ်နော်ခရစ်တော်ဒုတိယအချိန်ပြန်ကြွလာခြင်းဆိုတဲ့နေ့ရက်ကိုကျွန်တော်တို့ဒီတိုင်းပဲထိုင်ပြီးစောင့်မလားကိုယ့်ရဲ့ဝိညာဉ်ရာကိုယူမဆိုင်ဘူးကိုယ့်ရဲ့ယုံကြည်သူတို့ဖြစ်နေတယ်ဒါပေမဲ့ကိုယ့်ရဲ့သက်တာကိုဖြစ်တယ်လို့ပေါ့နော်ဒါမှနဲ့လက်ထဲမှာညှဉ်းပန်းနှိပ်စက်ခံပြီးတော့အသက်ရှင်နေတယ်ဆိုတော့အဲ့တော့နောက်ကိုပြုတဲ့အမှုတွေကိုဒူးစရိုက်အမှုတွေအားဖြင့်နော်ကျွန်တော်ဖျားရှင်မှာတရားစီရင်ခံရမယ့်အခြေအနေရှိတယ်ဆိုတော့ကိုယ့်ရဲ့သက်တာကိုဖြစ်တယ်လို့အသက်ရှင်ပြီးတော့တနည်းဖျားသခင်ရှိမှာတရားစီရင်ခြင်းဆိုတဲ့အရာမှာမတည့်ရက်ပြီးတော့အရှုံးဆိုတဲ့အရာသူတို့ဘာတွေကတကယ်ကိုချီးမြှောက်ခြင်းနဲ့ဆုလက်တရဖူတွေပေါ့နော်ဘုရားသခင်ဆုပေးခြင်းကိုခံနေရတဲ့အချိန်မှာကိုကတော့နော်ဆုံးရှုံးခြင်းဆိုတဲ့အရာကိုခံစားနေရမယ့်အချိန်တွေအထိကျွန်တော်ထိုင်ဆောင်မလားဒါမှမဟုတ်ရင်နောက်ထပ်ရွေးချယ်စရာတစ်ခုကတော့နေ့ရက်တိုင်းမှာခရစ်တော်နဲ့တူသောအသက်တာစီကိုကျွန်တော်ရှောက်လန်းမလားခရစ်ယာန်အသက်တာမှာရွေးစရာအများကြီးမရှိဘူးနော်ရွေးစရာအများကြီးမရှိဘူးဘုရားသခင်ကိုရွေးမလားဒါမှမဟုတ်ရင်မိမိရဲ့အလိုဆန္ဒအတိုင်းစိတ်ကြိုက်အသက်ရှင်မလားဆိုတော့မိမိအလိုဆန္ဒအတိုင်းစိတ်ကြအသက်ရှင်ခြင်းကနောက်ဆုံးမှာဘယ်အထိပို့သွားလဲဆိုတော့ဘယ်အထိရောက်နိုင်လဲဆိုတော့ ယုံကြည်ခြင်းကိုစွန့်ပယ်တဲ့အထိရောက်သွားနိုင်တယ်။ Okay? ဆိုတော့နောက်တစ်ခုကကိုပြုတ်တော့ဒုစရိုက်မှုတွေကိုမှားမိတော့ရာကိုပြောတဲ့စကားတစ်လုံးချင်းစီအားစားတရားစီရင်ခြင်းခံရမယ်။ဆိုတော့အဲ့တရားစီရင်မဲ့အတိုင်းအတာကဘယ်လောက်ထိရှိမလဲဆိုတော့ကျွန်တော်မသိနိုင်ဘူး။ဘာကြောင့်လဲဆိုတော့တရားစီရင်တော့သူကဘုရားသခင်ဖြစ်နေတာကိုကျွန်တော်တေးချာတစ်ခုကတော့တရားစီရင်ခြင်းခံရမယ်။ဘသူတွေအရင်တရားစီရင်မယ်။ယုံကြည်သူတွေအရင်တရားစီရင်မယ်။အဲကျွန်တော်တို့နော်တသက်လောနဲ့အော်ဝါဆောင်ကိုကျွန်တော်ဖတ်လိုက်ပဲဆိုရင်ဒီအကြောင်းအရာတွေတွေ့ရတယ်။ငါတို့ယုံကြည်သူတွေအရင်ဆုံးတရားစီရင်မှာတဲ့ပြီးတော့မှမယုံကြည်သောသူတွေကိုတရားစီရင်မှာဖြစ်တယ်။ဆိုတော့တေးချာပေါက်ကတော့ကျွန်တော်တို့အားလုံးကမိမိလုံသည့်အရာအားလုံးကိုဘုရားသခင်ရှေ့မှာတရားစီရင်ခြင်းဆိုတဲ့အရာကိုလှုပ်ဆောင်မှာဖြစ်တယ်။တခုပဲသင်ကနောင်တတကယ်ရပြီးတော့ဘုရားရှင်မှာဝန်ချတောင်းပန်ပြီးတော့ဘုရားဘက်ကိုပြန်လှည့်ရဆိုရင်တော့ဘုရားသခင်က forgive and forget သူဟာသူရဲ့အပြစ်ရှိများကိုကင်းစင်စေကုန်တာမကသူအပြစ်များကိုပါလုံးဝမေ့လိုက်တယ်ဘုရားဖြစ်တယ်ဆိုတော့သင်တနေ့လူတွေအားလုံးရဲ့ရှေ့မှာအရှက်မကွဲခြင်းမှုဆိုရင်တော့နိလန့်တစ်ခုပဲရှိတယ်စစ်မှန်ဆိုတော့နောင်တရပြီးတော့နောက်တစ်ချိန်ဒူးဆိုင်မှုကိုမပြုတ်ဘဲနဲ့ဘုရားဘက်ကိုပြန်လှည့်ဖို့ဖြစ်တယ်တခြားနိလန့်မရှိဘူးအဲ့တော့ကျွန်တော်တို့ဒီ choice နှစ်ခုပြန်ပြောမယ်နော်ပထမတစ်ခုကတော့မိမိရဲ့အလိုဆန္ဒတိုင်းပဲအသက်ရှင်ပြီးတော့ဘဝကိုရည်စုံမျှောလိုက်မလားအဲ့အရာရအစိုးဆုံးကတော့ကယ်တင်ခြင်းကိုเนาะဒီယုံကြည်ခြင်းကိုစွန့်ပယ်တဲ့အချိန်တွေအထိကျွန်တော်တို့ဖြစ်သွားနိုင်တယ်ဒုတိယတစ်ခုကတော့နေ့ရက်တိုင်းမှာခရစ်တော်နဲ့တူသည့်အထိကြီးရင်ခြင်းပမာဏစီကိုဘုရားသခင်အလိုတော်ကိုဝန်ခံခြင်းနဲ့လိုက်သွားမလားဒီနှစ်လမ်းပဲရှိပါโอเคအဲ့တော့ကျွန်တော်တို့ဒီမေကွန်းလေးဆော့ဆော့ကျွန်တော်ပြောခဲ့တဲ့အရာလေးအခုဖြေချင်ပါတယ်ယုံကြည်သူကိုနှက်ဆိုးဝင်နိုင်သလားဒီတရားကိုကျွန်တော်စကလုံးနှလုံးနဲ့ဖြေချင်ပါတယ်ပထမတစ်ခုစကလုံးကတော့เนาะအင်္ဂလိပ်လိုကျွန်တော်အရင်ပြောခြင်းနဲ့demon possession လို့ခေါ်တယ် demon possess ပေါ့နော်နတ်ဆိုးချုပ်ခိုင်ထားတာနတ်ဆိုးကထိန်းချုပ်ထားတဲ့လူပေါ့နော်ဆိုတော့ possess ဆိုစကလုံးလေးကတခြားစကလုံးနဲ့ပြောမယ်ဆိုသူက own ပိုင်နေနတ်ဆိုးကပိုင်တော့သူနောက် total control အကုန်လုံးသူ့ရဲ့အသက်တာတစ်ခုလုံးကိုထိန်းချုပ်ထားတာ total control အဲ့တကောခန်းကြီး6ငွေ20မှာသင်တို့ဒီအဖိုးနဲ့ဝယ်တော်မူသောသူဖြစ်သောကြောင့်ဖျားသခင်ပိုင်တော်မူသောသင်တို့၏ကိုယ်ခန္ဓာနှင့်စိတ်ဝိညာဉ်အားဖြင့်ဖျားသခင်ဂုဏ်တော်ကိုထင်ရှားကြစေလော့။ဒါဒီနောက်ကဘက်ကျမ်းစာမှာကျွန်တော်တို့ဗာနားလေရလဲဆိုရင်ကျွန်တော်တို့ကိုပိုင်တာကမာနမဟုတ်ဘူးစာရမဟုတ်ဘူး။ကျွန်တော်တို့ကိုပိုင်တာကဖျားသခင်ဖြစ်တယ်။ Okay အဲ့တော့အခု demon possess ဆိုတဲ့နတ်ဆိုးကအလုံးစုံချုပ်ကင်ထားပြီးတော့ control လုပ်နေတာရယ်။နတ်ဆိုးပိုင်တော်သူနတ်ဆိုးရဲ့နော်ပိုင်ဆိုင်မှုနတ်ဆိုးက possess ဆိုတဲ့ချုပ်ကင်ထားမှုတစ်ခုလုံးခံရတဲ့လူကတော့ယုံကြည်သူတွေမဟုတ်ဘူး။ကြဒါဆိုရင်အခုကျွန်တော်တို့ယုံကြည်သူတွေရဲ့တက်တာမှာနတ်ဆိုးကဘလို့ဝင်ရောက်နှောက်ယှက်လဲ။သူကမပိုင်ဆိုင်ဘူးဆိုနောက်စကလုံးတစ်လုံးကျွန်တော်ရှင်းပြခြင်းနဲ့နောက်စကလုံးတစ်လုံးကတော့ demon oppression oppress oppress ဆိုတဲ့ဘောတရားကသူက influence လွှမ်းမိုးခြင်းသူရဲ့အတွေးခေါ်သူရဲ့ဆုံးဖြတ်ချက်တွေသူရဲ့အသက်ရှင်မှုတွေမှာလွှမ်းမိုးခြင်းရှိတယ်။နောက်တစ်ခုကညှင်းပန်းနှိပ်စက်ခြင်းရှိတယ်။ဒါပေမဲ့သူကတော့မပိုင်ဘူး။ Okay ညမနေစခြင်းရှိတယ်လွှမ်းမိုးမှုရှိတယ်ဒါဆိုရင်ဘုရားသခင်ပိုင်နေရတာ ਨੇ ဘာကြောင့်နတ်ဆိုးကဒီလိုအခွင့်အရေးရတာလဲလို့မေးစရာရှိတယ်ဘာကြောင့်လဲဆိုရင်သင်ရဲ့ဆုံးဖြတ်ချက်တွေကြောင့်ဖြစ်တယ်သင်ရဲ့အသက်ရှင်မှုတွေကြောင့်ဖြစ်တယ်အဲ့တော့နော် Derry Prince ပြောတဲ့အရာလေးတွေကျွန်တော်ပြီးခဲ့တဲ့ပိုင်နေရပြောခဲ့ပြီဒါပေမဲ့ထပ်ပြောခြင်းလေ Derry Prince ကိုနော်ဒီမှာလူတစ်ယောက်ကမေးတယ်ဆဆွားစကလုံးပဲယုံကြည်သူတွေကိုနတ်ဆိုးဝင်နိုင်တာဆိုတော့အဲ့တော့ Derry Prince ကဘာပြောလဲဆိုတော့ယုံကြည်သူဆိုတာကတဲ့သူလိုချင်တဲ့အရာကိုသူအကုန်လုံးလက်ခံလို့ရတာပဲ။အော်ကျွန်တော်ကကောင်းကြီးမင်္ဂလာကိုလိုချင်လဲကောင်းကြီးမင်္ဂလာကိုလက်ခံလို့ရ။ဝမ်းမြောက်ခြင်းကိုလိုချင်ယေရှုခရစ်တော်ဝမ်းမြောက်ခြင်းကိုပေးခဲ့ဝမ်းမြောက်ခြင်းကိုလက်ခံလို့ရတယ်။အဲ့လိုပဲကျွန်တော်မကောင်းတဲ့အရာကိုကြိုးဆိုခြင်းနဲ့ဆိုရင်လဲကျွန်တော်ကြိုးဆိုလို့ရတာပဲ။နော်ကျွန်တော်ရဲ့ဆုံးဖြတ်ချက်ပေါ်ပဲမူတည်တာပဲ။ဆိုတော့ကျွန်တော်တို့ကဘာနဲ့ဘယ်လိုပုံစံယုံကြည်သူဆိုတာဘယ်လိုပုံစံနဲ့သွားတူလဲဆိုတော့အေရင်ဦးရင်မှာရှိတဲ့အာရန်နဲ့အေဝါလိုပုံစံမျိုးပဲ။ဘုရားသခင်တားသမီးဖြစ်ရတဲ့သားနဲ့ဘုရားသခင်ဘုန်းတော်လွှမ်းခြုံထားတဲ့သားနဲ့သူတို့ကမာနရဲ့နီလန်းတွေကိုသူကကြိုဆိုလိုက်တယ်။မာနရဲ့လွှမ်းမိုးမှုနော်အဲ့တော့အာရန်နဲ့အေဝါကိုပိုင်တာကဘုရားသခင်ဖြစ်တယ်။ဆိုတော့ဆာရမနက်ကမပိုင်ဘူး။ဒါပေမဲ့ဆာရမနက်ကမလုပ်လဲ influence လွှမ်းမိုးမှုလုပ်တယ်။အဲ့တော့သူကမလုပ်ဖို့ကြိုးစားရဲဆိုတော့သူ့ကိုသူတို့ကိုအာလှည့်စားဖို့ကြိုးစားတယ်။လိန်ညာဖို့နာလှုပ်ဆောင်တဲ့အခါမှာအဲ့ဒါကိုဘသူကလက်ခံလိုက်လဲ။အာရန်နဲ့အေဝါတို့ကလက်ခံလိုက်တယ်။ကြိုဆိုလိုက်တဲ့အခါမှာအဲ့ဒီအရာကနတ်ဆိုးစီယာစီစဉ်လာတဲ့နော်မကောင်းသောအရာတွေသူတို့တက်တာထဲမှာရောက်လာစရာအဲရောက်လာလေရနော်ဖြစ်သွားတာပေါ့ဆိုတော့အဲ့ရနေတစ်ဆင့်သူကသူတို့ကအပြစ်ဝင်ချခြင်းကိုမသွားဘဲနဲ့သူတို့ရဲ့ဒီနော်အပြစ်တရားဆိုတဲ့အရာကြီးအားလုံးကိုသူတို့ရဲ့အသက်တာထဲမှာကြိုဆိုလက်ခံလိုက်တဲ့အခါမှာတောက်လျှောက်သူတို့ရဲ့နော်မျိုးရိုးစင်ဆက်မှာအပြစ်နဲ့ဆိုင်သောအရာကြီးအားလုံးကအကုန်လုံးပါလာတယ်ဒါပေမဲ့အဲ့ဒီအထဲမှာပဲဘုရားသခင်ရဲ့အလေလာကိုနားလဲပြီးတော့ဘုရားသခင်ကိုယုံကြည်ပြီးတော့ဘုရားသခင်ရဲ့ရှောက်လန်းတဲ့လူတွေရှိပြန်အဲ့ တော့ကျွန်တော်တို့ဒါကိုသဘောပေါက်ဖို့လုပ်မယ်โอเคအဲ့တော့ကျွန်တော်တို့ရဲ့အတ္တဓာတ်ကဘာကိုကြိုးဆိုခြင်းတယ်လဲသင်ရဲ့အတ္တဓာတ်မှာဘုရားသခင်ကိုကြိုးဆိုခြင်းတယ်ဘုရားသခင်ကိုရမှာပဲเนาะအေးနောက်တောင်မှသူကအသက်ရှင်လျက်နဲ့ချီဆောင်ခြင်းခံရသေးတာပဲအဲ့တော့ကျွန်တော်တို့ရဲ့အတ္တဓာတ်ထဲမှာဘုရားရှင်အဲเนาะကိုတကယ်ကြိုးဆိုတဲ့အတ္တဓာတ်ဘုရားသခင်ကိုလိုအပ်တဲ့အတ္တဓာတ်မျိုးတကယ်သင်ရဲ့အတ္တဓာတ်ထဲမှာနေ့ရက်စနေမှာဆုံးဖြတ်ပြီးအသက်ရှင်မယ်ဆိုရင်ဒီလောကထဲမှာခရိယန်ချင်းတူရင်အောင်မှသူတစ်ပါးနဲ့မတူတဲ့မျက်နှာသာရခြင်းသူတစ်ပါးနဲ့မတူတဲ့ကောင်းကြီးမင်္ဂလာဘိတ်သိမ့်နော်ကြွယ်ဝခြင်းစသဖြင့်ပေါ့နော်ကျမ်းမာခြင်းလွတ်မြောက်ခြင်းဉာဏ်သက်ခြင်းဆိုတာကတခါတည်းပိုရှံပြီးကြွယ်ဝပြီးတဲ့အတ္တတွေမှာပြည့်စုံနေမှာဖြစ်တယ်။အဲကြောင့်ကျွန်တော်တို့ရဲ့ယုံကြည်သူရဲ့အတ္တကခရစ်တော်ကိုယုံကြည်ပြီးသွားတဲ့နောက်ပိုင်းမှာလည်းနေ့ရက်စဉ်တိုင်းကျွန်တော်တို့ဆုံးဖြတ်ခြင်းနဲ့အသက်ရှင်ခြင်းဟာအင်မတန်မှအရေးကြီးပါတယ်။အဲတော့ငါတို့ယေရှုရပြီးသွားပြီးငါကြိုက်တဲ့အသက်ရှင်လို့ရပြီးဖခင်ငါ့ကိုအကုန်လုံးခွင့်လွှတ်ပေးသားဖြစ်တယ်ဆိုပြီးတော့ငါเนาะငါကနောက်အနာကက်မှာလုံးမဲ့အပြစ်များကိုပင်နေเนาะယေရှုကလွတ်ပြီးသွားပြီဆိုတဲ့သဘောနဲ့ကိုကစိတ်ကြအသက်ရှင်မယ်ဆိုရင်တော့သင်လှုပ်ဆောင်သမျှနဲ့အရာတိုင်းမှာမာနကသူကအခွင့်အရေးရတယ်မှာဖြစ်တယ်เนาะအဲ့တော့မာနဆိုတဲ့သဘောတရားကျွန်တော်တို့เนาะသူက fair play ဆိုတဲ့မျက်မျက်တတ်တဘယ်တော့မှသူအလုံးမလုပ်တတ်ဘူးသူကသင်ကိုဖျက်ဆီးမယ်တက်ဖြတ်မယ်เนาะသင်ကိုညှင်းဆဲမယ်ဒီအတွက်ပဲသူကအလုံးလုံးနေတာဖြစ်တယ်ဒါကြောင့်မလို့သင်ကိုလက်ခံနိုင်တဲ့အတိုင်းအတာသူ့ကိုချော့ခေါ်သွားတာဖြစ်နိုင်တယ်။ဒါမှမဟုတ်ခွင့်ရေးရတဲ့အချိန်မှာသင်ကိုအသေးသက်ဖို့ကြိုးစားတာဖြစ်နိုင်တယ်။နောက်ဆုံးမှသင်ရဲ့ကဲနေခြင်းဆိုတဲ့အရာနော်ရွေးနှုတ်ခံရခြင်းဆိုတဲ့အရာကိုသင်ကိုယ်တိုင်ကလိုလိုလားလားနဲ့စွန့်ပယ်ပြီးတော့ဖျားသခင်ကိုလောကညှင်းဆန်ပြီးတော့တခါလေဒူးစရိုက်လမ်းတွေကိုအပြစ်ထဲကိုနောက်တစ်ခုကမန်နဲ့ရဲ့အပေါင်းပါဖြစ်ပြန်ပြီးတော့လှည့်သွားတဲ့အခြေအနေမျိုးကြုံရနိုင်တယ်။နော်ကျွန်တော်ဒါ example တော့မပြောတော့ညွာပြီမှလည်းဒီလိုအဖြစ်ပြက်တွေရှိတယ်နော်ဒါရဲအမှုတော်ဆောင်လို့တော့ပြောပြီးတော့ဒီခါလေးအင်ဝင်တရားတွေဟောအကြီးကျယ်တွေဟောစံစာတင်တဲ့လောက်ပြီးတော့မှဘုရားသခင်ကိုယုံကြည်တဲ့ယုံကြည်ခြင်းကိုစွန့်ပယ်ပြီးတော့နော်ယုံကြည်ခြင်းသင်္ဘောပြတ်တဲ့အရာပေါ့ပြန်ခွာသွားလို့အများကြီးရှိတယ်အဲ့တော့ကျွန်တော်တို့ဒီလိုမျိုး case တွေရှိတော့တောင်းမထားတွေကညင်းလို့မရဘူးစံစာတွေမှာအဲ့ case တွေအများကြီးပဲ okay အဲ့တော့ဒါဒီဟာလေးကျွန်တော်တို့နော်တိုက်ပြီးတော့မပြောဘဲနဲ့အခုနတ်ဆိုးနဲ့ဆိုင်တဲ့အရာကိုကျွန်တော်ပြောမယ်အဲ့တော့ဘလို့နေရာမျိုးတွေအတစ်ဆင့်နေရာယူသွားပြီးတော့သူအလုပ်လုပ်နိုင်လဲဆိုတဲ့အရာကိုကျွန်တော်အခုနော်နည်းနည်းလေးကျွန်တော်အချင်းချင်းလေးပြောခြင်းတယ်နော် list လေးလုပ်ထားရပြောခြင်းတယ်တကယ်တော့ဒါဒီဥစ္စာတော့နော်အချက်လက်ပေါင်း300ကျော်တယ်နော်ကျွန်တော်လေ့လာတဲ့စာအုပ်တွေထဲမှာကျွန်တော် list လုပ်လိုက်တဲ့အခါမှာသူ group နဲ့သူတခါတည်းနော်ဟိုစုစုပေါင်းအသေးစိတ်အချက်နော်300ကျော်ရှိတယ်အဲ300ကျော်စလုံးကနော်လူကျွန်တော်ယုံကြည်သူတွေအသက်တာထဲမှာတနည်းမဟုတ်တနည်းကျွန်တော်နေရာပေးမိတဲ့အရာလေးတွေပါလာတတ်တယ်ဒါကြောင့်မို့ကျွန်တော်ဘာဖြစ်ဖြစ်ကျွန်တော်ခေါင်းစဉ်လောက်တွေတော့เนาะ group ခေါင်းစဉ်လောက်တွေတော့ကျွန်တော်ပြောသွားမယ်เนาะသူ့ရဲ့အုပ်စုလိုက်အုပ်စုလိုက်ပေါ့ကဲတော့ပထမအုပ်စုကျွန်တော်ခုနှစ်ချက်ပြောခြင်းတယ်အဲ့တော့နတ်ဆိုးကကျွန်တော်တို့စီမှာဘယ်လိုပုံစံနဲ့နေရာရလဲဆိုရင်နံပါတ်1ချက်ကကျွန်တော်ဒါတရားဟောပြီးသွားပြီမိစင်ဘာဆက်ကနေဆင်းသက်လာတဲ့အရာအဖြစ်เนาะကိုယ့်ရဲ့ဘိုးဘွားတွေကိုယ်ကိုယ်ခဲ့တဲ့အရာသူတို့ပူဇော်ပါသားခဲ့တဲ့အရာเนาะသူတို့ကအပြစ်တွေလုပ်ခြင်းအဖြစ်မာနကချုပ်ချယ်တောင်းရှက်ပြီးတော့သူတို့ကိုနေရာရခဲ့တဲ့အရာတွေကသူကသားစင်မျိုးဆက်မှာဆက်ပြီးရောက်လာတဲ့အကြောင်းရှိတယ်ဆိုတော့ဒါနတ်ဆိုးရဲ့အမွေတွေကိုเนาะဒါကျွန်တော်တို့ရဲ့မိစင်ဘာဆက်ကနေလက်ဆင့်ကမ်းလာတဲ့သဘောလေသူကဖြစ်တယ်နောက်တစ်ခုကကြတော့မိမိလှုပ်ဆောင်တဲ့အပြစ်အာဖြင့်ဒူးစရိုက်အာဖြင့်နတ်ဆိုးကနေရာရတယ်အဲ့တော့တတိယအချက်ကတော့เนาะကျွန်တော်တို့ယောဂเนาะယောဂဇုံတစ်ခုခံစားရပြီဆိုရင်ကျွန်တော်တို့ကအဲ့အရာတွေအဖြေရှာတဲ့အရာမျိုးစုံလောက်တက်တယ်ဥပမာဆိုတော့เนาะအလွန်ကျွံဆေးဝါးသုံးဆွဲတဲ့အရာတွေနောက်တစ်ခုကနတ်ဆိုးနဲ့ဆိုင်တဲ့ဒီယောဂကိုเนาะဖြည့်ရှင်းတဲ့နီးလန်းတွေကျွန်တော်တို့တချို့သုံးကြတယ်เนาะနောက်တစ်ခုကတိုင်းရင်အဲဒါမို့ထုံတန်းစင်လာတိုင်းရင်ဆေးဒါမို့ထုံတန်းစင်လာနဲ့ဆိုင်နေနီးစနစ်တွေတုံးပြီးတော့ယောဂကိုပြောင်းအောင်လုပ်ကြဆိုချို့ရကြယောဂဖြစ်တဲ့အချိန်မှာစိတ်ပိုင်းဆိုင်ရာမှာနော်သူကချွတ်ချုံကြပြီးတော့နတ်ဆိုးရဲ့အလေလာတွေကိုကြိုဆိုတဲ့အရာမျိုးတွေတော့အဲ့လိုမျိုးစိတ်တဲ့ပိုင်းဆိုင်မှာသူကအားနေနေတဲ့အချိန်မှာနတ်ဆိုးကနော်သူ့ကိုအိမ်မက်တွေတခါယူပါယုံနေဒီလိုပုံစံမျိုးနေနဲ့နော်နောက်တစ်ခုကအတန်နေအားဖြင့်စကားပြောကြတယ်တောက်ရှက်တဲ့ယောဂနဲ့တဆင့်အဲသူကပြောမှဆိုအားနေနေတဲ့အချိန်ပေါ့နော်စိတ်ပိုင်းဆိုင်ရာယုံကြည်မှုပိုင်းဆိုင်ရာခေါင်းအပိုင်းဆိုင်အားနေတဲ့အချိန်မှာသူကလှုပ်တဲ့သဘောရှိတယ်ဒါကတော့ဒါခံစားရကိုယ်ခဏမှခံစားရယောဂတစုံတစ်ခုကတဆင့်ပေါ့ဆက်ဆက်ပြီးတော့ဖြစ်လာတဲ့အရာတွေပေါ့နော်ဒါရိုက်တော့မဟုတ်ဘူးဆက်ဆက်ပြီးဖြစ်လာတဲ့အရာဖြစ်နေနောက်ကျွန်တော်ကျမ်းစာကိုကြည့်လိုက်တဲ့အခါမှာလေနတ်ဆိုးဆွဲပြီးဆိုတော့ ਨੇ သူ့စီမှာပါရှိတဲ့ယောဂရှိတယ်โอเคကျမ်းစာထဲမှာယေရှုခရစ်တော်ရဲ့အမှုဆောင်လုပ်ငန်းကိုကြည့်တဲ့အခါတိုင်းမှာနောက်တမန်တော်ဝတ္ထုထဲမှာဖြစ်ဖြစ်နောက်တမသစ်ကာလခေတ်ကာလအသင်းတော်တွေအမှုဆောင်တွေလှုပ်ရှားမှုတွေကိုကျွန်တော်ကြည့်လိုက်တဲ့အခါတိုင်းမှာဘာတွေ့ရလဲဆိုရင်သူကနော်နတ်ဆိုးဆွဲလူတွေကိုပြောက်ကင်းတော့သူတို့ကိုနတ်ဆိုးနှင်ထုတ်လိုက်တဲ့အခါမှာသူတို့ရဲ့ယောဂတွေလည်းပြောက်ကင်းကုန်တယ်ဆိုတဲ့အရာကိုကျွန်တော်တွေ့ရတယ်။ဒါကြောင့်သူကနတ်ဆိုးနဲ့ယောဂတွေကများသောအားဖြင့်နော်အားလုံးကျွန်တော်ပြောတာမဟုတ်ဘူး။နော်နာစီချောင်းဆိုကိစ္စတွေကျွန်တော်ပြောနေတာမဟုတ်ဘူး။တကယ် illness နော်ဒီလိုမျိုးတကယ်ဟိုဖြားနာပြီးတော့ယောဂဆွဲနေတဲ့အရာမျိုးပေါ့နော်နှစ်ရှည်။ဒါဆ အမောင်လာပေါင်းများစွာတောင်းမွင်တောက်လျှောက်အားမိဘကဒီယောဂဖြစ်တယ်တာသီမဒီယောဂဖြစ်အဲ့လိုပုံစံမျိုးတွေမှာနှက်ဆိုးရဲ့အလေလာတွေကိုကျွန်တော်တွေ့ရတယ်အဲ့တော့နံပါတ်၄ချက်ကတော့နော်စိတ်ပိုင်းဆိုင်ရာနော်ခံစားမှုစိတ်ပိုင်းဆိုင်ရာအားနည်းမှုတွေစိတ်ပိုင်းဆိုင်ရာကနေပြီးတော့ကျွန်တော်တို့မှားယွင်းတဲ့ယုံကြည်မှုတွေတစ်ဆင့်နှက်ဆိုးရဲ့လွန်မှုတွေကျွန်တော်တို့ဒီဆောင်ကပြောတဲ့ဒီမွန် oppress ဆိုရအောင်ကျွန်တော်ပြောနေဖြစ်တယ်နောက်တစ်ခုကနော်ခံယူချက်တွေယုံကြည်ချက်တွေအဲ့တော့ကျွန်တော်တို့ရဲ့နော်ခံယူချက်ယုံကြည်ချက်တွေကပါတယ်အမှားတွေကိုယုံကြည်မင်းအဲ့အမှားတွေကတစ်ဆင့်နောက်ဆိုအလုပ်လုပ်တယ်ဆိုစိတ်ပိုင်းဆိုင်ရာ feeling emotion ပေါ့နော် emotion ရဲ့နောက်တစ်ခုကတော့ယုံကြည်ချက်ခံယူချက်တွေဆိုတာစိတ်နဲ့ဆိုင်တဲ့အရာနှစ်ချက်ပေါ့နောက်တစ်ခုကကြတော့သူကနတ်ဆိုးရဲ့နီးလန်းတွေမှာဝင်ရောက်လှုပ်ဆောင်တဲ့အရာတွေဥပမာဆိုယုံကြည်သူတယောက်ကဘေးရင်သွားမိတဲ့ကိစ္စမျိုးတွေ okay လက္ခဏာဘေးရင်လက္ခဏာကြည့်တဲ့ကိစ္စမျိုးတွေနောက်တစ်ခုကချို့ရဆိုယုံကြည်သူဖြစ်ပြီးတော့ရတဲ့အခြေတဲ့လူတွေရှိသေးတယ်နော်နောက်တစ်ခုကကန်ဆန်းနေဆိုပြီးတော့တောင်းလျှောက်ကွာငွေကြေးတတ်မှတ်မှုနဲ့လုပ်တဲ့အရာဒီတစုံတစ်ခုရှိလာပြီဆိုရင်လည်းကိုကကိုလိုချင်တဲ့အရာတစ်ခုကိုနှဆိုးကတိသွားပြီလေတိသွားတဲ့အခါမှာအဲ့ရတစင်စုံစမ်းနောက်ဆက်ချင်းနေရောက်ပြီးတော့ run mode ကိုစူးစမ်းလာတယ်เนาะနံပါတ်9အချက်ကတော့သူကအစားအသောက်ထူးဆန်းတယ်ပေါ့เนาะအစားအသောက်အဲ့တော့ကျွန်တော်တို့ဒါဓမ္မသစ်အသင်းတော်တွေနဲ့ပတ်သက်ပြီးတော့တမန်တော်တွေကယေရုရှလင်မှာရှိတဲ့တမန်တော်တွေကပေါလုတို့เนาะဘာနာဘာတို့နဲ့အတူဒါသူတို့သွားမဲ့နေရာအသီးသီးမှာရှိအသင်းတော်တွေကိုသူတို့အမှားစာရေးတဲ့အခါမှာမလုပ်ရတဲ့အရာတချို့ကိုပြောတဲ့အခါမှာသူကဘာတွေထည့်ပြောလဲဆိုအစားအသောက်နဲ့ပတ်သက်တဲ့အရာပြောတယ်เนาะအဲ့ဒီထက်မှာဘာပါလဲဆိုရင်သူကရုပ်တုစင်တုရှိမှပူဇော်တဲ့အရာနောက်နဲ့ဆိုင်ပြီးတခြားသောကိုယ်ကွယ်မှုနဲ့ဆိုင်ပြီးပူဇော်တဲ့အရာတွေနဲ့ပတ်သက်တဲ့အစားအသောက်တွေကိုလုံးဝမစားဘူးရေနောက်တစ်ခုအသွေးကိုအသွေးနဲ့လုံးဝအဆက်ဆံမလုပ်ဘူးအသွေးကိုမစားဘူးရေဒီနှစ်ခုကိုပြောတယ်ဆိုတော့ဒီအရာတွေအားလုံးကသူကနတ်ဆိုးအဲ့ချိန်ကာလတုန်းကလေးကနတ်ဆိုးရဲ့ကိုယ်ကွယ်မှုပူဇော်မှုမှာသူကပါတဲ့အလေအထတွေဖြစ်တယ်အသွေးနဲ့ပတ်သက်တဲ့အရာအသွေးတောက်တဲ့ကိစ္စအသွေးစားတဲ့ကိစ္စတွေနောက်တစ်ခုကဆောင်းပြောတဲ့ဒီသူတို့အစားတောက်တွေပူဇော်ပါတာတဲ့အရာပေါ့အဒီအရာတွေကိုကျွန်တော်တို့ကသွားပြီးတော့စားလိုက်ရင်လေသူကနတ်ဆိုးနဲ့ဆိုင်တဲ့အရာကိုကျွန်တော်တို့အသက်တာမှာခေါ်ဖိတ်လိုက်တာနဲ့တူတယ်ဒါကြောင့်မို့လို့လေကျွန်တော်တို့တမန်တော်ဝိထုထဲမှာကြည့်တဲ့အခါမှာဒါတမန်တော်တွေကနော်ယေရုရှလင်မြို့မှာရှိတဲ့တမန်တော်တွေအသင်းတော်တွေကဒါတွေကိုတော့လိုက်နာတဲ့နေဆိုတော့အဲ့ချိန်မှာသူတို့ကဘာပြဿနာတက်နေလဲဆိုတော့အည်ပြားလိချင်းနဲ့ဆိုင်တဲ့ပြဿနာဖြည့်ရှင်းဖို့လုပ်နေရတဲ့အချိန်ဖြစ်တယ်တိုးတော်လေးပဲသူတို့ကအည်ပြားလိချင်းမင်္ဂလာဆိုတဲ့အရာတစ်ခုရဲ့ကိစ္စတစ်ခုပဲသူတို့ကဖြည့်ရှင်းဖို့နေမကောက်ဘူးဆောဆောကတခြားသောနေရာတွေမှာမေးထုံတဲ့ပတ်သက်တဲ့ဓာတ်တွေကိုလုံးဝမလုပ်ဖို့ရဲနောက်တစ်ခုကနော်ဒါပူဇော်ပါတာတဲ့အစာတွေမစားဖို့ရဲအသွေးကိုမစားဖို့ရဲဆိုရဲအရာတွေကိုတော့မင်းတို့လိုက်နာတဲ့နေဆိုပြီးတော့ဒါအသင်းတော်တွေကိုမှားကြလိုက်တယ်ဆိုတော့ဒီနေ့ကျွန်တော်တို့အချိန်ကာလမှာလေဒီနေရာတွေဟာနော်ဒီဆောဆောပြောတဲ့ဓမ္မတော်ဓမ္မသစ်ထဲမှာပဲနော်ဒါအသင်းတော်တွေကိုမှားကြတဲ့အရာတွေဟာသူကဒီနတ်ဆိုးနဲ့ပတ်သက်တဲ့ပူဇော်ပါတာမှုတွေနဲ့ကိုယ်ကွယ်မှုတွေနဲ့ဒါကြိုက်ဆက်ဆက်နေရဆိုတော့ကိုကျွန်တော်တို့ကသဘောပေါက်ပြီးတော့ပပနဲ့နဲ့ဒီလမ်းတွေကလည်းကျွန်တော်တို့ရှောင်မို့လို့တယ်ချို့တွေကလည်းနော်ကျေးဇူးတော်ချီးမွမ်းပြီးစာရင်အကုန်လုံးတန့်ရှင်းနေဆိုပြီးတော့ကျွန်တော်ပြောမယ်အဲ့ထဲမှာနော်ဆဆွားပြောတဲ့အရာတွေမပါဘူးနော်အသွေးဆိုတဲ့အရာမပါဘူးနော်အဲ့ထဲမှာဆဆွားခြားသောကိုယ်ကွယ်မှုနဲ့စာရင်နဲ့ပူဇော်ပသထားတဲ့အရာတွေမပါဘူးနော်ကျေးဇူးတော်ချီးမွမ်းပြီးတော့တခါတည်းယူလာခြင်းအာမင်္ဂလာကိုအစားတော့ခြင်းအာမင်္ဂလာကိုဖြစ်စေတယ်အဲ့လိုပဲနော်ဟိုကျွန်တော်တို့ဓမ္မဟောင်းပဲပြပြဓမ္မသစ်ပဲပြကြည့်လိုက်တဲ့အခါမှာနတ်ဆိုးနဲ့စာရင်နဲ့အရာတွေနဲ့ပတ်သက်တဲ့အရာတန်ဖိုးဘလောက်ပဲရှိမှရှိုးပဲဖြစ်ဖြစ်ငွေပဲဖြစ်ဘုရားကမယူနဲ့လို့ပြောရင်နော်အဲ့ဒီຢာကိုယူလို့မရအောင်โอเคဆိုတော့အဲ့ဒီຢာကယူလာပြီဆိုတော့သူကအကုန်လုံးဣသရေလတစ်မျိုးလုံးမှာအာမင်္ဂလာဖြစ်တဲ့ຢာကိုကျွန်တော်တွေ့ရတယ်ဆိုတော့ဘုရားသခင်ကယူရမယ့်အရာရှိတယ်မယူရမယ့်အရာရှိတယ်ဆိုတော့သူတို့ကိုတောက်လျှောက်တင်ပေးခဲ့တဲ့အရာတွေရှိတယ်ဆိုတော့ဒီအသွေးနဲ့ပတ်သက်တဲ့အရာဒီနတ်တွေကိုပူဇော်ပသတဲ့အစားအသောက်တွေနဲ့ပတ်သက်တဲ့အရာကတော့ဂျူးလူမျိုးတွေကပို့တော်အောင်မှနော်ကျွန်တော်တို့ထပ်ပို့ပြီးတော့အသေးစိတ်တည်တည်ဒါကြောင့်လည်းသူတို့ကရှောင်ခိုင်းတာဖြစ်တယ်အဲ့တော့ဒီနေ့ကျွန်တော်တို့နတ်ဆိုးနဲ့ပတ်သက်တဲ့ကိစ္စကိုကျွန်တော်တို့ဒီဘာသာတရားအနေနဲ့လေ့လာမှာဆိုတော့ demonology လို့ခေါ်တယ်โอเค demon စေကိုလေ့လာတာပေါ့demon ဆိုတာကနတ်ဆိုးတွေကိုသူကပြောတာဖြစ်တယ်နော် devil ဆိုတာကတော့မာနတ်ကိုပြောတာဖြစ်တယ်အဲ့တော့ကျွန်တော်ပြောမယ်အဲ့တော့မာနတ်နဲ့နတ်ဆိုးနဲ့မတူမာနတ်ဆိုတာကစာတန်ကိုပြောတာဆိုတော့စာတန်မာနတ်အဲ့တော့စာတန်လို့ပဲခေါ်ခေါ်မာနတ်လို့ပဲခေါ်ခေါ်သူကတယောက်တည်းဖြစ်တယ်အဲ့တော့ဒီနေ့စာတန်ရဲ့နာမည်တွေလည်းကျွန်တော်သိဖို့လိုတယ်ဒါကြောင့်ဒီနေ့နည်းနည်းလေးပြောပြခြင်းတယ်အဲ့တော့နောက်တစ်ခုက demon ဆိုတာကတော့သူကနတ်ဆိုးတွေဖြစ်တယ်ဟုတ်ပြီနော်အဲ့တော့ပြောမှဆိုရင်ဆာလမန်ရဲ့အုတ်ချုံမှုအောက်မှာရှိတဲ့နတ်ဆိုးတွေဖြစ်တယ်ဆိုတော့သူတို့ကဒီတိုင်းနေခြင်းသူတို့နေတာမဟုတ်ဘူးကျွန်တော်ခရစ်ယာန်တွေကသာစီးမရှိဝါမရှိတခါတည်းနေရင်နေတတ်တာအဲ့တော့နတ်ဆိုးတွေကသူတို့ကနေခြင်းသူတို့မနေကြဘူးသူတို့မှာသူကအစင်လိုက်အုတ်ချုံမှုအခွင့်အာဏာတွေရှိတယ်တကိုးတွေရှိတယ်နောက်တစ်ခုကသူတို့ကတေချာဖွဲ့စည်းထားတဲ့ organization တစ်ခုဖြစ်တယ်ကျွန်တော်ပြောပြမယ်သူတို့ဟာအစိုးရကဲလို့ဖြစ်တယ်အစိုးရနော်တခုအနေနဲ့အုတ်ချုပ်တဲ့နိုင်ငံတခုလို့ဖြစ်တယ်ဒါကြောင့်လဲကျွန်တော်တို့နော်ခန့်နေကျွန်တော်ချမ်းသာဖတ်မယ်ကျွန်တော်တို့ဒီယေရှုခရစ်တော်ရဲ့အမှုဆောင်လုပ်ငန်းတွေကိုကြည့်လိုက်တဲ့အခါမှာယေရှုခရစ်တော်ကနော်ဒီနတ်ဆိုးရဲ့အလုပ်နဲ့ပတ်သက်ပြီးတော့သူပြောရတဲ့အများကြီးရှိတဲ့အထက်မှာတခုကပါလဲဆိုတော့နတ်ဆိုးရဲ့နိုင်ငံဆိုတဲ့အကြောင်းသူထည့်ပြီးပြောသွားပါတယ်โอเคအဲ့တော့ကျွန်တော်ခန့်နေအားလေးကိုကျွန်တော်လေ့လာမယ်ကဲအခုကျွန်တော်စောစောကဒီ9ချက်အပြင်ပေါ့နော်တခြားသောအရာတချို့လည်းကျွန်တော်ပြောခြင်းနဲ့အဲ့တော့ဒါနတ်ဆိုးဝင်ရောက်နိုင်တဲ့နီလာနတ်ဆိုးရဲ့လွှမ်းမိုးမှု demon oppress ဆိုတဲ့နတ်ဆိုးရဲ့ချုပ်ချယ်နှောက်ယှက်မှုရနိုင်တဲ့နီလန်နေပေါ်နဲပေတွေကိုကျွန်တော်တို့ပြောပြခြင်းအဲ့တော့ပထမတစ်ခုကဘာလဲဆိုတော့သူရဲ့အသက်တာထဲမှာစွန့်ပစ်ခံရငယ်စဉ်ကလေးဖြစ်နိုင်တဲ့အခုချိန်ထိလည်းသူ့ကိုနော်ဖယ်ထားတဲ့ဟာမျိုးနော်သူတို့အရာမဝင်မှုလို့ပေါ့နော်အပယ်ခံပုံစံမျိုးပေါ့အဲ့လိုမျိုးအရာတွေကစိတ်ကိုသွားပြီးတိုက်ရိုက်ထိခိုက်ပြီးတော့သူကနတ်ဆိုးကိုအခွင့်ပေးတဲ့အရာတွေဖြစ်တယ်ဒီအရာတွေကကျွန်တော်အများကြီးရှေ့ပိုင်းမှာပြောခဲ့ပြီးပြီဒါကြောင့်အသေးစိတ်မပြောတော့ဘူးနော်ဆွဲလန်တမတ်မှုတွေဒေါသအမျက်ထွက်မှုတွေစိုးရိမ်ပူပန်မှုတွေခါသိမှုတွေခွင့်မလွတ်နိုင်မှုတွေနောက်ရှင်ပြိုင်မှုတွေနောက်တစ်ခုက control ထိန်းချုပ်မှုတွေနောက်တစ်ခုကနော်ချီနှောင်မှုတွေနောက်တစ်ခု responsible ဆိုတဲ့ဒီကိုမိမိရဲ့တာဝန်ကိုခံမဲ့ရှောင်ပြေးတဲ့အရာမျိုးတွေနောက်တစ်ခုကအကြောက်တရားတွေဆိုတော့เนาะဒါနတ်ဆိုးရဲ့အလုပ်ကသူကအကြောက်တရားအဖြစ်သူကအုပ်ချုပ်ဖို့เนาะထိန်းချုပ်ဖို့သူကစူးစမ်းတာဖြစ်တယ်အဲ့တော့နောက်ထပ်အစ်စ်လေးတချို့ပြောခြင်းတယ်ငွေကြေးပိုင်းဆိုင်ရာအဖြစ်နဲ့နတ်ဆိုးရဲ့လှုပ်ဆောင်မှုတွေအများကြီးရှိတယ်ဆိုတော့မိဘမျိုးရိုးစင်စံတောက်လျှောက်အကျွေးတင်ခဲ့တယ်အခုလည်းသူကเนาะသားသမီးလက်ထက်မှာလည်းဒီလိုအကျွေးယူမယ်အကျွေးတင်မယ်အကျွေးယူမယ်တခါသူတို့သားသမီးရဲ့အကျွေးတင်မယ်အကျွေးယူမယ်ဆိုတော့ငွေကြေးအဖြစ်သူကချုံနှောင်မှုကိုသူကလှုပ်ထားလိုက်တာမာနကတခါတည်းဆင်းရဲခြင်းကိုပေးထားလိုက်တာပေါ့အခြားစကားနဲ့ပြောရမယ်ဆိုရင်ဆိုတော့ဘုရားသခင်ကျွန်တော်တို့ကိုစင်ရဲဖို့ရင်ဒီလောကကိုကြွလာတာမဟုတ်ကျွန်တော်တို့ကိုကြွယ်ဝခြင်းပေးဖို့ကြွလာဒါကိုသဘောပေါက်ဖို့လိုတယ်ဒါပေမဲ့ဒီကျွန်တော်ပြောနေရတာကကြွယ်ဝခြင်းကဘုရားသခင်ပေးတဲ့ကြွယ်ဝခြင်းကိုပြောတာဖြစ်တယ်ကိုယ်ရဲ့တတ်မှတ်ခြင်းအပြင်ရှာတဲ့ငွေကြေးတတ်မှတ်မှုနဲ့ဆိုင်တဲ့ကြွယ်ဝခြင်းမတရားသောစီးပွားတွေကိုကျွန်တော်ပြောနေတာမဟုတ်ဘူးเนาะဘုရားသခင်ကကောင်းစားသူ့ရဲ့သားသမီးကိုကောင်းစားစေခြင်းနဲ့ဘုရားဖြစ်တယ်ဒါကတော့လုံးဝမမှားဘူးအဲ့တော့ကြီးစွာသောစင်ရဲခြင်းဆိုတဲ့เนาะအထူးသဖြင့်ဒီအကျွေးနဲ့ပတ်သက်ပြီးချုံနှောင်ခံရခြင်းတွေဟာမနဲ့လိုရတဲ့ဖြစ်တယ်ဆိုတော့ကျွန်တော်သဘောပေါက်လို့ရတယ်ဒါကြောင့်မို့လုံချီသူတွေကဒီအကျွေးနဲ့ပတ်သက်အကုန်လုံးရှင်းဖို့ရန်ရည်ကြီးတယ်ဆင်းရဲသောသူတွေကိုလည်းဆင်းရဲတွေကနေကျွန်တော်တို့ကကယ်နှုတ်ဖို့ရန်အတွက်ကျွန်တော်တို့ရဲ့ပိုရှန်နဲ့ငွေကြေးတွေအပြင်မဆားဖို့အရန်လိုအပ်တယ်ကဲနောက်တစ်ခုကနော်ကျွန်တော်ရုပ်တုနဲ့ဆိုင်တဲ့အရာတွေဒါသိပြီးသားဖြစ်ပါတယ်ရောစောစောယောဂနဲ့ပတ်သက်တာကျွန်တော်ပြောပြီးနောက်တစ်ခုကစိတ်ယောဂလူစုံတယောက်သောသူဟာစိတ်ယောဂနဲ့ပတ်သက်ပြီးသူရှိနေတယ်ဆိုရင်ဒါနတ်ဆိုးရဲ့နော်လှုပ်ဆောင်မှုထဲမှာသူကနော်လုံးဝထိမ့်ချုပ်ခံရတဲ့အနေအထားကိုသူကရောက်သွားတာဖြစ်တယ်နောက်တစ်ခုကျွန်တော်တို့နားထောင်နေတဲ့ဂီတတွေကနေတဆင့်เนาะနတ်ဆိုးရဲ့အလေလာတွေအများကြီးရှိတယ်အဲ့တော့အခုခင်မှာတော့တိတ်မရှိတော့ဒါပေမဲ့အရင်တော့ကတိတ်ခွေတိတ်เนาะကျွန်တော်တွားတဲ့နားထောင်နေခင်မှာဆိုရင်ဒါ music တွေကို back เนาะပြန်ပြီးတော့ backward ပြန်ပြီးတော့ဖွင့်လိုက်တယ်ဆိုရင်နတ်ဆိုးကိုချီးမွမ်းတဲ့အရာတွေရှိတယ်ဆိုရအောင် research တွေလုပ်ထားတဲ့ video clip တွေအများကြီးပဲ YouTube မှာလည်းရှိတယ်ဆိုတော့ဒါအရင်တော့ကတိတ်ခွေခေတုံးရတာပေါ့เนาะအခုခေတ်ကကြတော့အဲ့လိုမျိုးလှုပ်ဝက်ပြီးတော့တခြင်းထဲမှာထည့်စရာမလိုလို့သူကဗျောင်ကိုအခုဆိုတော့တာเนาะနတ်ဆိုးကိုကိုကိုွယ်တခြင်းနေအလူတွေကိုကိုတက်သေးမယ်အာဆဲရဲဆွဲတဲ့ချင်းတွေတခါတဲ့အကုန်လုံးတန်းစီပြီးတော့ဆဲတဲ့အတန်တွေကြီးပဲပါတဲ့တချင်းတွေနောက်တစ်ခုကကဲကိုကြံတန်းစွာနဲ့တော့ဒေါသနားထောင်လိုက်တာနဲ့စိတ်ကိုတခါလှုံ့ဆော်ပြီးတော့ဒေါသမြက်ထွက်ပြီးတော့ကြံကြံတန်းတန်း violent ပေါ့နော်ဆိုတော့ဘုရားသခင်ယုံရင်ခတ်တဲ့မှုလုံးဝမပြုဘူးဆိုတော့လူတယောက်ရဲ့တက်တာထဲမှာ violent ဆိုတဲ့အော်မဲဟင်မဲဒေါသထွက်မဲတခါတဲ့က freedom ဆိုတဲ့စကားလုံးကိုသုံးပြီးတော့ကြိုက်သလိုနေမဲထိုင်မဲနော်အရှက်ဆိုရရနားမလဲဘူးနော်လေးစားမယ်ဆိုရရနားမလဲဘူးမိမိရဲ့တံပိုးတဲ့သဘောမပေါက်တော့ဘူးတခါလေကိုယ့်ရဲ့ကိုယ်ခန္ဓာနဲ့ဆိုင်တဲ့လိမ်မိုင်းဆိုင်ရာအစအကုန်လုံးကိုတယောက်နဲ့တယောက်နော်အနှင်းမယ်လူတွေရှိမှလည်းဖြစ်ကောင်းဖြစ်နိုင်၊ကွဲရမှလည်းဖြစ်နိုင်တယ်ဆိုတော့အဲ့ဒီ violence ဆိုတဲ့အနေအထားတစ်ခုရောက်လာပြီဆိုရင်နော်အဲ့ဒီအရာတွေကနတ်ဆိုးနဲ့ဆိုင်တဲ့အရာတွေဖြစ်သွားပြီဆိုတော့အခုတချင်းတွေကတော်တော်များများဘာတွေပါလာလဲဆိုတော့ဒီ sex နဲ့ဆိုင်တဲ့လိမ်နဲ့ပတ်သက်တဲ့အရာတွေကိုနော်ယောက်ျားနဲ့မိန်းမကြားဖြစ်ယောက်ျားမိန်းမမိန်းမအဲ့ဒါတွေကိုပေါ်တင်နော်အရင်လိုဖွက်ပြီးမဆိုတော့ပေါ်တင်တင်စာသားရည်နဲ့တခါစတန်စင်နေထည့်ပြီးဆိုရဲအဲ့တော့မြန်မာပြည်ကလူငယ်တော်များများအင်္ဂလိပ်လိုသိနားမလဲဘူးအဲ့တော့တခါလဲလိုက်ပြီးတော့ဆိုကြလူတွေပုံကြီးရှိတယ်ဘာတွေပြောနေမှလည်းမသိဘူးသူတို့အဲ့လိုမျိုးကြားနေရတော့သဘောကျတာပေါ့ဆိုတော့နတ်ဆိုးရဲ့လွမ်းမိုးမှုကဂီတထဲမှာရောက်နေတဲ့စာသိကြတယ်ကျွန်တော်ပြောပြမယ်ကျွန်တော်တို့ယုံကြည်သူတွေပင်လင်းသင်းနေဆိုပြီးတော့ဖျားကိုကိုးကွယ်တယ်ဟုတ်တယ်မလားဖျားရဲ့ကောင်းမြတ်ခြင်းကိုချီးမွမ်းလိုက်တဲ့ခါမှာခွန်အားတွေဖြစ်လာတယ်လမ်းဆန်းမှုတွေဖြစ်လာတယ်ဆိုရင်နတ်ဆိုးနဲ့ဆိုင်တဲ့နော်မကောင်းမှုနဲ့ဆိုင်တဲ့အရာတွေညှဉ်းညူးခြင်းနဲ့ဆိုင်တဲ့အရာတွေကိုမွတ်ဆိုလိုက်တဲ့ခါမှာအဲ့လူရဲ့တက်တာတွေမှာဘာဖြစ်လာမလဲနော်ဆော့ဆော့ကကျွန်တော်တို့ယုံကြည်သူတွေခံစားကြဖရားသခင်ကိုချီးမွမ်းတဲ့သခြင်းတွေကိုတည်ဆိုးတဲ့ခါမှာခံတဲ့ခံစားချက်နဲ့ရတဲ့ခံစားချက်နဲ့ပြောင်းပြန်နော်ပြောင်းပြန်ခံစားချက်တွေကိုခံစားရမှာသိကြတယ်ဒါကြောင့်ကျွန်တော်တို့ကနော်ဒီရောက်ကိုလက်လွတ်ထားလို့မရဘူးဒါကြောင့်လူငယ်တွေရဲ့အထဲမှာလူငယ်တွေကျွန်တော်တို့ယုံကြည်သူလူငယ်များရဲ့အတိုင်းဝန်းထဲမှာနော်ယုံကြည်သူလူငယ်တွေအဲဒီမှာတော့ဒါနော်ကျွန်တော်တို့အဆိုတော်တွေရှိတယ်နော်အမှုပညာရှင်တွေရှိတယ်ဆိုတော့ဒီလူတွေရဲ့သဘောပေါက်ဖို့လိုတယ်နော်သူတို့အဆိုနဲ့သခြင်းကပါတယ်လေနော်သူတို့ပေးနေတဲ့ message ကပါတယ်တခါဒီမှာချုပ်ကယုံကြည်သူအမှုပညာရှင်လို့ပဲပြောတာနော်သူ့ထဲမှာနှုတ်ကပတ်တော်မရှိဘူးသူ့ထဲမှာဘုရားကိုတကယ်မှန်ကန်ယုံကြည်ခြင်းမရှိဘူးဆိုတော့သူကခရိယန်မိဘနှစ်ပါးမွေးလာတာခရိယန်ဖြစ်ရင်းကနေပြီးတော့နော်အမှုပညာရှင်ဖြစ်ကောင်းဖြစ်သွားနိုင်တယ်ဆိုတော့နော်တခါဒီမှာအဲ့လိုမာနရဲ့အလေလာတွေကိုမသိတဲ့ခါမှာသူကိုယ်တိုင်ကမာနရဲ့လွှမ်းမိုးမှုတွေမှာရောက်ပြီးတော့တခါလေနောက်ဆုံးမှအမျိုးမျိုးသောပျက်စီးခြင်းတွေကိုကြုံရတယ်အဲ့တော့ကျွန်တော်တို့လူပညာလောကနဲ့ပတ်သက်ပြီးပြောရဲဆိုရင်အရင်တော့ဆိုအရင်အခုနောက်ပိုင်းတော့နည်းနည်းတော့နည်းလာတဲ့အတိုင်းပဲရှိတော့မယ် အနုပညာရှင်ဖြစ်တယ်ဆိုတာနဲ့တခါမွေးစေဝါမကင်းတော့ဘူးဆိုတဲ့အရာမျိုးတခါတန်းပြီးတော့အထူးသဖြင့်အစိုးရတွေဆိုရင်လည်းတခါမွေးစေဝါတွေတုံးလိုက်ရမှအချင်းဆိုတာအရသာရှိတယ်ဆိုတော့ဒီလိုဇလန်းမျိုးတွေကအရင်တော့ကျွန်တော်တို့ခေတ္တဝါပေါ့နော်အရန်ကိုဒါကြားခဲ့ရတဲ့အရာတွေပေါ့ကြားတဲ့အတိုင်းလည်းမှန်တာပဲလေဆိုတော့အဲ့တော့အဲ့လိုအရာမျိုးတွေဖြစ်လာတဲ့ခါကျတော့နော်အသိပေးရပါလေသူကသူနော်ယုံကြည်သူပဲသူကသူခရိယန်လို့ပဲပြောနေပါစေသူကဘသူရဲ့လွှမ်းမိုးမှုအောက်မှာရှိနေတာလေအမှန်နဲ့လွှမ်းမိုးမှုအောက်မှာရှိနေတယ်ချို့ဆိုခရိယန်လို့ပြောပေးမယ်သူကလုံးဝကိုနတ်ဆိုးကအထဲမှာဝင်နေတာယုံကြည်သူယုံကြည်သူဆိုတာနာမည်အမည်ပဲခံထားတာသူကမယုံကြည်သူပုံစံမျိုးပဲနတ်ဆိုးရဲ့နော်လွှမ်းမိုးမှုချုပ်ကန်မှုအောက်မှာပဲသူအသက်ရှင်သွားတာသူအဲ့ဒါကိုလည်းချင်းချင်းနဲ့ကြီးလက်ခံနေတဲ့လူတွေအများကြီးရှိတယ်အဲ့တော့ကျွန်တော်တို့အခုခင်မှာလဲခရီးရန်လူငယ်နောက်ထပ်ထွက်တက်လာတဲ့အစိုးရကြီးကြားထဲမှာလဲဒီလိုမျိုးဟာလေးကျွန်တော်တွေ့နေရတယ်โอเคအဲ့တော့ဒါကတော့အသီးသီးရဲ့ဒါသူရဲ့ဆုံးဖြတ်ချက်တွေပဲဖြစ်တယ်အဲ့တော့နတ်ဆိုးရဲ့ဆိုတော့ပြောခဲ့သလိုပဲเนาะနတ်ဆိုးရဲ့နတ်ဆိုင်တဲ့အလုပ်တွေထက်လန်းအောက်လန်းနေတခါတယ်နောက်တစ်ခုချို့သောအားကစားတွေဆိုရင်သူကဒီဘာသာရေးနဲ့ဆိုင်တဲ့အရာကြီးပါတယ်ဥပမာဆိုတော့ယူကเนาะချို့ကဒါကတော့လေ့ကျင့်ခန်းကိုယ်ကရလေ့ကျင့်ခန်းတသက်ဖြစ်ပါတယ်အဲသူပြောတယ်အဲ့တော့အတူတူပဲသူက music သဘောမျိုးပဲဒါကတို့ရဲ့ခံစားချက်เนาะတန်သချင်းတန်စင်တွေတို့နှလုံးသားနဲ့ထွက်ပေါ်လာတဲ့အရာတွေဖြစ်တယ်သချင်းတွေဆိုတာလူတိုင်းလူတွေအတွက်တကယ်ကိုခံစားချက်ကိုကောင်းစေတယ်လို့ပြောပေမဲ့အဲ့ဒီသချင်းတွေရဲ့နောက်ွယ်မှာလွှမ်းမိုးတဲ့မာနရဲ့လှုပ်ဆောင်ခြင်းရှိသလိုတော့တခါမှကျွန်တော်အားကစားလေ့ကျင့်ခန်းအခုတစ်ခုဖြစ်လာတဲ့เนาะယောဂပေါ့เนาะယောဂဆိုတဲ့ဒီအထဲမှာလဲเนาะနောက်ွယ်ကဘယ်ကနေလာတာလဲသူရဲ့ကျင့်စဉ်တွေကလာတာဖြစ်တယ်เนาะဘာသာရေးကျင့်စဉ်တွေကလာတာဖြစ်တယ်စိတ်ပိုင်းဆိုင်စိတ်ငြိမ်အောင်လုပ်တဲ့ຢာတွေအဲ့တော့နောက်ရွတ်ဆိုမှုတွေရှိတဲ့အဲ့ထဲမှာเนาะအခုဒါအားကစားဘက်ကိုຫນွယ်လိုက်လို့ဒါသူကနှုတ်ရှာပါစကရွတ်ဆိုမှုတွေမရှိတာတကယ်တော့သူကချန်တင်းလောက်တာပေါ့เนาะเนาะဒါကာတာတွေအဲ့ဒီမျိုးသူအကျန်းစာတွေကိုရွတ်တဲ့ຢာတွေအများကြီးရှိတယ်ဆိုတော့ကျွန်တော်တို့ဟုတ်မလို့နဲ့နော်သူကပပလေးနဲ့ကျွန်တော်တို့လှည့်စားထားတဲ့အရာလေးတွေအများကြီးရှိတယ်အဲနောက်တစ်ခုကတော့နော်ဘာသာရေးထုံတန်းစင်လာတွေပေါ့ဆိုတော့ကျွန်တော်ပြောရတဲ့အရာဘာသာရေးထုံတန်းစင်လာလူမျိုးရဲ့ထုံတန်းစင်လာရေးနော်ကိုယ့်ရဲ့လူမျိုးအမျိုးစတာထုံတန်းစင်လာဒီဖြစ်လာတဲ့ခါကျတော့ညင်းမောကလည်းခက်တခါတည်းဒါပေမဲ့အဲ့ဒီနောက်ွယ်မှာနော်နတ်ဆူရဲ့လှုပ်ဆောင်မှုအများကြီးရှိတယ်နောက်တစ်ခုကလိန်ပိုင်းဆိုင်ရာနော်လိန်ပိုင်းဆိုင်ရာမှာအာဒါဟိုတာမန်မဟုတ်တဲ့အရာမျိုးတွေတပုံကြီးအခုဆိုနော်တွေ့လာရပြီနော်ဖျားသခင်တတ်မှတ်ထားတဲ့အိမ်တော်ကြီးဖြစ်တဲ့ယောက်ျားနဲ့မိန်းမကြားထဲမှာမဟုတ်တော့အများကြီးဖြစ်လာပြီဆိုတော့အဲ့ထဲမှာနတ်ဆိုးကအကြီးကျယ်ကိုအလုံးလုံးနေသူကအသွေးသားဆံငန်းမှုတောက်လောင်မှုနဲ့အများကြီးဆိုင်နေနောက်တစ်ခုက violence ဆိုတဲ့အရာအများကြီးဆိုင်နေကဲနောက်ဆုံးတစ်ခုကတော့ဒါနော်ဟိုဆိုးရွားတဲ့မတော်တဆမှုတွေဖြစ်ချင်းရနေပြီးတော့သူတို့ရဲ့အမြင်အာရုံတွေမှာနော်မကောင်းတဲ့အရာဒီအရာဒီအရာတွေနဲ့ပတ်သက်တဲ့အသေးစိတ်ကိုကျွန်တော်ပြောခဲ့ပြီးဒါပေမဲ့အခုပြန်ပြီးတော့ remind လုပ်တာဖြစ်တယ်နော်နတ်ဆိုးရဲ့ဒီ demon operation ဆိုတဲ့နတ်ဆိုးရဲ့ချုပ်ချယ်နှောက်ယှက်မှုလွှမ်းမိုးမှုပါကျွန်တော်ယုံကြည်သူတွေရဲ့အသက်တာထဲမှာဘယ်လိုပုံစံနဲ့ဝင်ရောက်နိုင်လဲကျွန်တော်တို့ဒါအဲ့ဒီဆွဆွပြောတဲ့ဒါကျွန်တော်အချင်းချုပ်ပြောသွားတာเนาะစုစုပေါင်း300ကျော်အချို့စီးရင်းတွေဆို400 500လောက်တိရှိတယ်ကျွန်တော်အဲ့လောက်တိအသေးစိတ်တော့ live ပြီးတော့ကျွန်တော်တို့ live အများကြီးတော့အသေးစိတ်တော့ဟိုမဖတ်တော့ဘူးပေါ့เนาะဒါပေမဲ့တေးကြတစ်ခုကတော့ကန္နကျွန်တော်တို့အသက်တာကန္နနေပဲအသေးသေးမှာကျွန်တော်တို့ကဘုရားသခင်အလိုတော်ကိုမဆောင်ဘူးဆိုရင်မိမိရဲ့အသက်တာမနှုတ်ကပတ်တော်နဲ့အသက်မရှင်ဘူးဆိုရင်เนาะကျွန်တော်ရဲ့ခြေချော်သွားစရာအကြောင်းအများကြီးကိုကျွန်တော်တွေ့နေရတယ်ဆိုတော့မနက်ကသူကချောင်းနေတာလေဟောက်တော့ချင်းသိကဲ့သို့အဘယ်သူကိုဝါမျိုးကမလဲဆိုတော့ကိုချောင်းနေတဲ့တကြောင်လို့ကျွန်တော်တို့ကိုဒါသတိနဲ့နေဖို့ရန်အတွက်သူကအတိပေးထားတာဖြစ်တယ်ဒါကြောင့်ယုံကြည်သူရဲ့အသက်တာကသူကသတိလက်လို့လုံးဝနေလို့မရတရက်လည်းလွတ်လို့မရနော်ကျွန်တော်သတိလက်လို့နေလိုက်တိုင်းတပြိုင်နက်တည်းကျွန်တော်တို့အမှားယုံနေအများကြီးဖြစ်သွားနိုင်တယ်ဆိုတော့အစပိုင်းတော့မသိတာဒါပေမဲ့နောက်ဆုံးမှာကျွန်တော်ဒုက္ခရောက်တဲ့အနေအထားကြီးရောက်သွားနိုင်တယ်ဒါကြောင့်ကျွန်တော်တို့နေ့အတိုင်းမှာဒါဆိုရင်ဆရာဘလို့သက်ရှင်ရမယ်ဒီအတိုင်းမှာဘုရားသခင်သွားလာဖို့ရည်ရည်ချင်ဘုရားအတန်ကိုကြောက်ဖို့ရည်ရည်ချင်ဘုရားသခင်ပြောရတဲ့အရာတွေဘာလဲဆိုတာသိဖို့ရည်ရည်ချင်ဘုရားသခင်ကိုချီးမွမ်းတဲ့တက်တာဖြစ်ဖို့ရည်ရည်ချင်ဆူတောင်းခြင်းတက်တာရှိဖို့ရည်ရည်ချင်နှုတ်ကပတ်တော်ကိုလေ့လာခြင်းဖတ်ရှုခြင်းဆိုတာတက်တာရည်ရည်ချင်အခုလိုမျိုးနှုတ်ကပတ်တော်တွေကိုနားထောင်ခြင်းဆိုတော့နော်အချိန်ပေးပြီးနားထောင်ခြင်းဆိုတဲ့အရာတွေကိုအသိပြီးတော့အရေးကြီးပါတယ်နော်ကျွန်တော်ဘယ်ကဏ္ဍပဲဖြစ်စီးပွားရေးပဲလုပ်လို့အပြင်လုပ်ပဲလုပ်လို့အမှုပညာလုပ်ပဲလုပ်လို့ဒါခါလဲအစိုးရလုပ်ပဲလုပ်လို့ဒါခါကျွန်တော်တို့အမှုတော်ဆောင်လုပ်ငန်းတွေပဲလုပ်လို့နော်အမှုတော်ဆောင်နေထဲမှာလဲနော်ဆိုရလွှမ်းမိုးမှုအဖြစ်နော်ဒေါသအမျက်တွေကတော့ထွက်ပြီးတော့တယောက်တယောက်တိုက်ခိုက်ပြီးတော့တခါလေနော်နောက်ဆုံးဟိုတယောက်ကိုတယောက်ဟိုဒုက္ခရောက်အောင်လုပ်နေတဲ့အမှုဆောင်တွေအမှုဆောင်လုပ်ငန်းတွေကိုကျွန်တော်တွေ့ရပါတယ်နော်ဟိုကျွန်တော်တခါတည်းမှာခရီးရန်တွေကိုတရားဆွဲရတာခြားလူတွေမဟုတ်ခရီးရန်ချင်းချင်းပြန်ပြီးတော့တိုင်ပြီးတော့တရားဆွဲကြတာဖြစ်တယ်အဲ့တော့ဒီမျိုးဒီရက်ကွက်မှာဒီအသိန်းတော်ရှိနေတာဘာမှမဖြစ်ဘူးဒါပေမဲ့ကိုယ်နဲ့သိမလန့်မကန့်မှာအသိန်းတော်တစ်ပါးလာထောင်ပြီဆိုရင်တခါလေရန်သူနဲ့တွေ့သလိုပုံစံမျိုးကျွန်တော်ယုံကြည်သူအမှုတော်ဆောင်တွေအသိန်းတော်တွေကတခါတည်းမှာတုံ့ပြန်တတ်တယ်နော်အဲ့တော့ပြောကြတာပါလေဒါနဆိုးရဲ့နီလန်းနေပဲလေဟုတ်တယ်မလားဖျားသခင်နီလန်းတယောက်တယောက်ချစ်တာတယောက်ဝတယောက်ဖေးမကူညီတာအ မနက်ပြောရင် तू อ่ะကိုယ့်ရဲ့နော်ဟိုဘက်လမ်းမှာလာပြီးတင်းတော့ထောင်းလူငွေတောင်းသွားပါဝင်ရအောင်မှာလိုအပ်တဲ့ရပါလိုအပ်လဲဝိုင်းကူညီပေးမယ်လို့တော့ပြောရအောင်မှာနော်တကယ်တော့ကျွန်တော်တို့ကဒါအတင်းတော်တွေကရှင်းပြရင်းစရာမဟုတ်ဘူးအမှုတော်ဆောင်တွေကရှင်းပြရင်းလို့မရအောင်ဟိုတရားဟောကြားကောင်းတယ်ဒီတရားဟောစရာဟောတာတော့တကယ်နားထောင်ကောင်းဒီတရားဟောစရာတော့ဘာမှတရားဟောစရာမကောင်းဒါတွေမျိုးပြောစရာမလိုကျွန်တော်ယုံကြည်သူတွေကဒီခါဒီမှာအမှုတော်ဆောင်တွေကိုရန်တိုက်ပေးတာကျွန်တော်တို့ယုံကြည်သူတွေဖြစ်နေတတ်တယ်နော်ငါတင်းုံစရာပိုကောင်းတယ်တဲ့နော်တဲ့ဦးစားချင်းချင်းပြိုင်ခိုင်းတာယုံကြည်သူတွေဖြစ်နေတတ်တယ်။ဒီခါလေးမှာကျွန်တော်တို့နော်အခုလို online နဲ့တရားဟောရင် comment တွေမှာပြင်ရင်ဒီခါလေးအပြိုင်ဆိုင်လေးတွေရှိတယ်။အဲ့တော့ကျွန်တော်ကဒီနေ့ဒီမှာအပြတ်ဒီခါလေးပြောချင်ပါတယ်။ကျွန်တော်ယုံကြည်သူကတရားတော်ကိုကုညီရတာဖေးမရတာဆွဲခေါ်ရတာနော် reconciliation ဆိုတဲ့ဒီအဆင်ပြောင်းလဲအဆင်ပြေခြင်းနော်ညီသက်ချင်းကိုပြုစုရတာဖြစ်တယ်။နော်ကျွန်တော်ကခိုင်ရန်ဖြစ်ပွားခြင်းရှင်းပြခြင်းကိုပြုစုရတယ်သူတွေမဟုတ်ဘူး။ဒါကြောင့်သင်ဟာနတ်ဆွေရဲ့နီးလန်းတွေကိုကိုယ့်ရဲ့တတတာမှာအခွင့်ပေးနေသလားနော်ကိုယ့်ရဲ့တတတာမှာနှုတ်ကပတ်တော်ရဲ့ကောင်းမြတ်ခြင်းနဲ့ချစ်ချင်းမြတ်တာတွေကလွှမ်းမိုးရမယ်စားနတ်ဆိုးရဲ့မကောင်းတဲ့အကြံစီတွေကလွှမ်းမိုးနေသလားပြန်ပြီးတော့ဆန်းစစ်ကြပါကဲဒီအရာလေးကိုကျွန်တော်ဒီဇိုင်းလိုင်းလေးကိုဖတ်ချင်တယ်ဒါကတော့ယေရှုခရစ်တော်မာနနဲ့ဆိုင်တဲ့နီးလန်းတချို့ကိုကျွန်တော်တို့သိဖို့ရန်အလုံးကပေါ့နော်သူပြောပြသွားတဲ့အရာလေးဖြစ်တယ်ဆိုတော့ဒီဖြစ်ပြမှာတော့ယေရှုခရစ်တော်နတ်ဆိုးတွေကိုသူကယေရှုကျွန်တော်ပြောမယ်ယေရှုခရစ်တော်ရဲ့အမှုဆောင်လုပ်ငန်းကိုကြည့်လိုက်မယ်ဆိုရင်သူကနော်တရားဟောတယ်သူနှုတ်ကပတ်တော်ကိုသင်ပေးတယ်အော်သူကနိုင်ငံတော်သတင်းစကားကိုသူချိန်ချပြီးလူတွေကိုခက်တဲ့ညင်းရအောင်သူလုပ်တယ်နောက်တစ်ခါသူဟာလူတွေကိုတတ်တာစေတယ်လွတ်မြောက်စေတယ်နောက်ဆုံးမှသူကအကျမ်းမာစေတယ်ပြီးတော့ဘာလုပ်လဲသူဟာ deliverance နော်ဒီလွတ်မြောက်ခြင်းဘယ်ရနေလွတ်မြောက်ခြင်းနတ်ဆိုးရဲ့ချုံတော်မှုကလွတ်မြောက်ခြင်းကိုသူအခြေချလုပ်တယ်ဆိုတော့ကျွန်တော်တို့ဒီဇလန်လေးသိမှာပါနော်ဒါကလေးလက်အရင်တစ်ဖက်ကန်းကိုသွားပြီးတော့နော်နတ်ဆိုးဆွဲနေတဲ့အင်းကြီးတစားပြန်မှာနတ်ဆိုးဆွဲတဲ့လူကိုဒါခါတဲ့လွတ်မြောက်ခြင်းပေးတယ်ရအောင်ဆိုတော့ဒီတယောက်အတွက်ပဲသူကအိုင်ကိုကူးသွားတယ်ယေရှုခရစ်တော်ပြီးတော့ဒါခါတဲ့အဲ့တယောက်လွတ်မြောက်ပြီးရတယ်သူကပြန်လာခဲ့တာဆိုတော့ဒီခါဒီမှာဘုရားသခင်ကနတ်ဆိုးဆွဲတဲ့လူတွေရဲ့အသက်တာမှာနော်လူတွေကတမိုးမရှိဘူးလို့ဒီခါလေးစွန့်ပယ်ထားအောင်တော့နော်တင်းကြိုင်းတစားပြင်မှာသူ့ကိုချုပ်ထားအောင်တော့နော်အဲ့လိုလူတယောက်အတွက်လဲယေရှုခရစ်တော်ကဒီခါလေးအချိန်ပေးပြီးတော့သွားပြီးတော့လွတ်မြောက်ခြင်းပေးတဲ့အရာကိုတွေ့ရတယ်ဆိုတော့အဲ့လိုမျိုးလွတ်မြောက်ခြင်းပေးလိုက်တာနဲ့အဲ့ဒီစောစောကနတ်ဆိုးဆွဲတဲ့လူကသူ့ရဲ့အတွေးခွာပုံမှန်တိုင်းပြန်ဖြစ်သွားတယ်အရင်တော့အဝတ်စားမဝတ်ထားဘူးအခုသူအဝတ်စားကိုဝတ်လာတယ်ဆိုတော့သူရဲ့နော်စိတ်ပိုင်းဆိုင်ရာအစအကုန်လုံးကနတ်ဆိုးအကုန်ထိန်းချုပ်ထားတဲ့အရာပေါ့နော်ဖြစ်နေတဲ့အရာကိုကျွန်တော်တွေ့ရတယ်ဒါကြောင့်ဘုရားသခင်ယေရှုခရစ်တော်ရဲ့အမှုဆောင်လုပ်ငန်းထဲမှာသူကနတ်ဆိုးကိုနှင်ထုတ်ခြင်းဆိုတဲ့အရာပါတယ်အဲ့တော့ကျွန်တော်ရဲ့မိဂွန်တစ်ခုကကျွန်တော်အသင်းတော်ဒီကျွန်တော်တို့အမှုဆောင်လုပ်ငန်းတွေထဲမှာသင်ဟာအမှုတော်ဆောင်ဖြစ်နေဆိုတော့နတ်ဆိုးကိုဘယ်နဲ့ချိန်နှင်ထုတ်ပြီးပြီလဲအသေးချာတစ်ခုကတော့လူတွေရဲ့တတ်တာထဲမှာနတ်ဆိုးရဲ့လွှမ်းမိုးခြင်းနောက်တစ်ခုကယေရှုခရစ်တော်ကိုမယားသေးတဲ့သူသဖြင့်ယေရှုခရစ်တော်ကိုမယားသေးတဲ့လူတွေရဲ့တတ်တာထဲမှာနတ်ဆိုးဝင်ရောက်နှောက်ယှက်ခြင်းဆိုတဲ့အရာတွေကအကြီးအကျယ်ရှိတယ်သူတို့ကယေရှုခရစ်တော်ယုံကြည်လက်ခံပြီးဒါပေမဲ့သူရဲ့အသက်တာထဲမှာစစောပြောတဲ့အဖြစ်တရားတွေသူအလုံးစုံမလွတ်နိုင်သေးတဲ့အကြောင်းမို့သူရဲ့ဆွဲလန်းခြင်းတွေကလည်းယုံမထွက်နိုင်သေးတဲ့အကြောင်းမလို့သူ့ကိုအရင်ကတည်းကချုပ်ချယ်ခဲ့တဲ့နတ်ဆိုးကအခွင့်အရေးရနေတုန်းဖြစ်တယ်ဆိုတော့အဲ့ဒီလူတွေကိုလည်းဘာလုပ်ရလဲ deliverance ဆိုတဲ့သူတို့ကိုလွတ်မြောက်ခြင်းဆိုတဲ့အရာကိုကျွန်တော်တို့ကလှုပ်ဆောင်ရတယ်အဲ့တော့ကျွန်တော်ကဒီຢာတွေကိုသင်ငန်းစာနဲ့အရင်ဆုံးကြုံခဲ့ရတာမဟုတ်ကျွန်တော်ကကြတော့အမှုဆောင်လုပ်တဲ့ချိန်မှာကျွန်တော်ဒီသင်ငန်းစာတွေနားမလည်ခဲ့ဘူးပထမအဦးဆုံးအမှုဆောင်စလုပ်တဲ့ချိန်မှာကျွန်တော်ကိုလည်းဒီသင်ငန်းစာတွေဘယ်သူမှမသင်ပေးခဲ့ဘူးအဲ့မဲ့ကျွန်တော်မှာအရင်တော့မြင်ခဲ့ဘူးလေ။ဒါပေမဲ့ကိုတိုင်မှုဆောင်လုပ်ငန်းလုပ်လာတဲ့ခါမှာကိုကဘယ်သူမှမ train ပေးမဲ့ကိုကမတင်ကြားပေးခဲ့ပေးမဲ့ကျွန်တော်ကိုယ်တိုင်လည်းမလေ့လာရသေးပေမဲ့နော်ပထမဦးဆုံးမှုဆောင်လုပ်ငန်းမှာကြုံရတဲ့တွေ့ကြုံတွေကအနှဆိုးနေထွားတဲ့ကိစ္စတွေဖြစ်တယ်။နော်ဒီခါလေးကိုရှင်မှာနှဆိုးကယုံကြည်သူလို့ပြောတဲ့လူစီကလည်းဒီခါလေး manifest လုပ်တယ်ဒီယုံကြည်သူကလည်းတကယ်ယုံကြည်တဲ့သူပဲနော်ဘုရားကလည်းချီးမွမ်းပြီးတော့ဒီခါလေးဘုရားကြောင့်ကပုံမှန်တက်ပြီးတော့စကန့်နေတဲ့လူမျိုးဒီခါလေးအခုတော့တရှိဆုံးဝိညာဉ်တော်ကအသက်တော်မှာလှုပ်ရှားလာပြီနော်တကယ်ကိုယ်ဝယ်ခြင်းထဲမှာအလုပ်လုပ်လာတဲ့အခါမှာနတ်ဆိုးကစပြီးတော့ manifest လုပ်တော့နတ်ဆိုးနှင်ထုတ်ရတယ်။ဒါပေမဲ့အဲ့အချိန်မှာနတ်ဆိုးနှင်ထုတ်နီးဆိုရတယ်ကျွန်တော်တို့မသိပါဘူး။ဒါပေမဲ့လည်းဘုရားကယုံကြည်ခြင်းနဲ့ကျွန်တော်လှုပ်ဆောင်ရနေပြီးတော့ခါလေးလက်တွေ့ပေါ့နော်။သင်ငန်းစာတွေသင်ခဲ့ရတယ်။ဆိုတော့ယေရှုခရစ်တော်ရဲ့အမှုဆောင်လုပ်ငန်းထဲမှာနတ်ဆိုးနှင်ထုတ်ခြင်းဆိုရအများကြီးတွေ့ရတယ်။အဲ့လိုပဲအသင်းတော်ရဲ့ကနဦးအသင်းတော်တွေရဲ့အမှုဆောင်ခြင်းတိုင်းမှာသူတို့သွားတဲ့မြို့ရွာတိုင်းမှာနတ်ဆိုးဆွဲတော်သူတွေနတ်ဆိုးရဲ့ဖိနှိပ်ချုပ်ခံရတော်သူတွေကိုလွတ်ချင်းပေးပြီးတော့လူတွေကိုကျမ်းမာစေတယ်လွတ်မြောက်စေတယ်ကယ်တင်ခြင်းကိုနော်တကယ်ကိုသူတို့တက်တာလွတ်မြောက်ခြင်းအဖြစ်ယေရှုခရစ်တော်စီကိုရောက်လာစေတယ်ဆိုတဲ့အရာကိုကျွန်တော်တို့သိရပါတယ်။ကဲမဿဲခန်းကြီး7နှစ်အငယ်22ကနေ29ကိုကျွန်တော်ဖတ်ချင်တယ်။ထိုအခါနတ်ဆိုးဆွဲသောလူကန်လူအားတယောက်ကိုအထံတော်သို့ဆောင်ခဲ့ကြလင်ထိုလူကန်လူအားသည်မျက်စိမြင်၍စကားပြောနိုင်အောင်ကဲမတော်မူ၏။အဲ့တော့လူရဲ့အသက်တာမှာဖြစ်တဲ့ရောဂါတွေအခုပြောတဲ့မျက်စိကန်းတဲ့အရာတွေနော်သူကစကားမပြောနိုင်တဲ့အခြင်းတွေဟာကျွန်တော်ပုံမှန်အဖြစ်လူအတိုင်းဝိုင်းမှာလက်ခံတာကတော့သူကပုံမှန်ယောဂါတခုလိုမျိုးပေါ့နော်ကန်းနေအားတယ်ဒါပေမဲ့ယေရှုခရစ်တော်ရဲ့အမှုဆောင်လုပ်ငန်းကိုကြည့်လိုက်တဲ့ခါမှာတော့ဒါနတ်ဆိုးရဲ့လောက်ရက်တွေဖြစ်တယ်ဆိုတော့ယေရှုခရစ်တော်ကသူကနတ်ဆိုးကိုနှင်ထုတ်ခြင်းအဖြစ်ထင်ရှားပြသတယ်အဲ့တော့အခုနတ်ဆိုးကိုနှင်လိုက်တဲ့ခါမှာသူကမျက်စိပြောင်းမြင်တဲ့စကားပြန်ပြောတဲ့အရာတွေဖြစ်လာပြီ လူစုဝေပေါင်းတို့သည်မိမောတွေ့ဝေ၏ဤသူသည်ဒါဝိဒ်သားတော်ဖြစ်လိမ့်မည်လို့ဟုဆိုကြ၏ဖာရိရှဲတို့သည်ကြားလျင်ဤသူသည်နှဆိုးမင်းဗီလဆေပူလာကိုအမိပြု၍ဒါနှဆိုးတို့ကိုနှင်ထုတ်သည်ဟုဆိုကြ၏အခုနှဆိုးမင်းနော်အာဗီလဆေပူလာဆိုတဲ့အရာပေါ့နော်သူကဒီနှဆိုးမင်းကဒါစာရန်ကိုစာရန်ရဲ့နောက်ထပ်နာမည်တစ်ခုဖြစ်တယ်โอเคသူရဲ့ဒီ Greek စကားလုံးပေါ့နော်အင်္ဂလိပ်ကျန်အင်္ဂလိပ်လိုဟိုကျွန်တော်ဒါအဓိပ္ပာယ်ပြန်ပြီးတော့ဖတ်လိုက်မယ်ဆိုရင်တော့သူက God of Flies ဆိုတဲ့အဓိပ္ပာယ်ရတယ်ဆိုတော့ဒါပေမဲ့ Flies ဆိုတာကသူကပုံမှန်အဖြစ်ဘယ်နေရာမှာသုံးလဲဆိုရင်နတ်ဆိုးတွေကိုပြောတဲ့အခါမှာ Flies ဆိုတဲ့စကားလုံးကိုသုံးလေးရှိတယ်ဆိုတော့ God of Flies လို့ပြောတဲ့ကြောင့်လို့သူဟာစာရန်ကိုလည်းပြောနေခြင်းဖြစ်တယ်အဲ့တော့အာ Fire Shaker တွေကဘာပြောလဲဆိုတော့သူကစာရန်ကိုအမိပြုတ်ပြီးတော့ဒါနတ်ဆိုးတွေကိုနှင်ထုတ်တယ်လို့သူကပြောတဲ့သဘောဖြစ်တယ်ယေရှုသည်ထိုသူတို့၏စိတ်ကိုတည်တော်မူသည်ဖြစ်၍တိုင်းနိုင်ငံမြည်သည်ကအခုယေရှုခရစ်တော်ကနတ်ဆိုးအကြောင်းကိုနော်ဖိုင်ရှဲတွေကပြောနေချိန်မှာသူကဘာကိုပြန်ပြောလဲဆိုတော့သူကနိုင်ငံတစ်ခုအကြောင်းကိုပြောလိုက်တာတိုင်းနိုင်ငံဆိုတဲ့အရာကိုပြောလိုက်တာဆိုတော့ဒါအရေးကြီးတယ်ကျွန်တော်ကြည့်အောင်တိုင်းနိုင်ငံမြည်သည်ကမိမိနဲ့မသိမတင်ကွဲပြားလင်ပျက်စီးခြင်းတို့ရောက်လိမ့်မည်မြို့ရွာဖြစ်စေအိမ်ဖြစ်စေမိမိနဲ့မသိမတင်ကွဲပြားလင်မတည်နိုင်ရစာရန်သည်လည်းစာရန်ကိုနှင်ထုတ်သည်မှန်လင်သူသည်မိမိနဲ့ကွဲပြား၏သူဤနိုင်ငံသည်အဘယ်သို့တည်နိုင်မည်နည်းဆိုတော့အခုနိုင်ငံအကြောင်းကိုဘာကြောင့်ပြောလဲဆိုရင်စာရန်ဟာသူရဲ့နိုင်ငံဆိုတာရှိတယ်ဆိုတာကိုယေရှုကပြောချင်တာဖြစ်တယ်။အဲ့တော့နိုင်ငံတစ်နိုင်ငံမှာတဲ့နော်စာရန်ကနောက်ထပ်စာရန်ကိုနှင်ထုတ်တယ်ဆိုရင်သူရဲ့နိုင်ငံထဲမှာပဲကွဲပြားခြင်းဖြစ်နေမှာပေါ့တဲ့။အဲ့တော့ကျွန်တော်သိရတဲ့တစ်ချက်ကစာရန်ရဲ့နိုင်ငံဟာမကွဲပြားဘူး။နော်ကျွန်တော်တို့ယုံကြည်သူတွေရဲ့အသင်းတော်တွေကကွဲပြားနေကြတယ်။ယုံကြည်သူတွေကြားထဲမှာကွဲပြားနေကြတယ်။အဲ့တော့စာရန်ကသူတို့ကမကွဲပြားဘူး။သူတို့ကအရန်စီအောင်နေ။အဲ့တော့သူတို့မှခေါင်းဆောင်တယောက်ပဲရှိတယ်။ဘာလို့လဲ?စာရန်မှန်နဲ့ဖြစ်တယ်နှစ်ဆိုးမင်းနော်။အဲ့တော့သူကနော်နတ်ဆိုးကိုနတ်ဆိုးမင်းကနတ်ဆိုးကိုပြန်နှင်ထုတ်မယ်ဆိုရင်တဲ့နော်အဲ့ဒါသူ့ရဲ့နိုင်ငံထဲမှာကွဲပြားခြင်းဖြစ်နေမှာပေါ့တဲ့နတ်ဆိုးရဲ့နိုင်ငံမှာအဲ့တော့ तू ကဘာပြောလဲ तू ဤနိုင်ငံသည်အဘယ်သို့တည်နိုင်ပြီအဲ့လိုကွဲပြားပြီဆိုရင်နတ်ဆိုးရဲ့နိုင်ငံဆိုတာဘယ်လိုလို့တည်နိုင်တော့မလဲဟုတ်ပြီနော်အဲ့တော့ဒါကယေရှုခရစ်တော်ကဒီအကြောင်းအရာလေးကိုပြောလိုက်ခြင်းဘာကိုသဘောပေါက်ဖို့လိုလဲဆိုတော့နတ်ဆိုးအလုပ်လုပ်တဲ့ပုံအဲ့တော့ယေရှုခရစ်တော်ကအခုဘာဆက်ပြောလဲကျွန်တော်ကြည့်အောင်နော်ငါသည်ဘလေဇဘူးလာကိုအမိပြု၍နတ်ဆိုးတို့ကိုနှင်ထုတ်သည်မှန်လျင်သင်တို့ဤသားတို့သည်အဘယ်သူကိုအမိပြု၍နှင်ထုတ်ကြသည်။ထို့ကြောင့်သူတို့သည်သင်တို့အားတရားစင်တော်သူဖြစ်ကြလိမ့်မည်။ငါသည်ဘုရားသခင်ဝိညာဉ်တော်ကိုအမိပြု၍နတ်ဆိုးတို့ကိုနှင်ထုတ်သည်မှန်လျင်အကယ်စစ်စစ်သင်တို့၌ဘုရားသခင်နိုင်ငံတော်တည်ချိန်ရောက်လိမ့်မည်။ကိုယေရှုခရစ်တော်နောက်ထပ်နိုင်ငံတစ်ခုထပ်ပြောပြီ။ဘယ်သူရဲ့နိုင်ငံလဲ?ဘုရားသခင်ရဲ့နိုင်ငံ။ကဲဘုရားသခင်နိုင်ငံဘယ်ချိန်မှာတည်တယ်လို့ပြောတယ်။အဲ့နတ်ဆိုးကိုနှင်ထုတ်တဲ့ချိန်မှာ။ဆိုတော့အခုနတ်ဆိုးနှင်ထုတ်ခြင်းဟာ तू ကနော်ဆာလမန်ရဲ့နိုင်ငံနဲ့ဘုရားသခင်နိုင်ငံနှစ်ခုဒါတိုက်ပွဲဖြစ်ကြတဲ့အရာပဲအဲ့တော့အခုယေရှုခရစ်တော်ရောက်လာတဲ့အခါမှာနတ်ဆိုးကိုနှင်ထုတ်ခြင်းအဖြစ်ဘုရားသခင်နိုင်ငံကိုသူကတည်ထောင်လိုက်တယ်အရင်ကနတ်ဆိုးနေရာယူထားတဲ့နေရာမှာအခုဘုရားရှင်သဘောတဘာဝရဲ့နေရာယူလာပြီအရင်ကနတ်ဆိုးချုံနှံခြင်းအဖြစ်ယောဂဖြစ်တဲ့လူတွေကအခုယေရှုခရစ်တော်အဖြစ်ဘုရားရှင်နိုင်ငံတော်နော်တည်ထောင်ခြင်းကိုခံစားလာပြီဘာကြောင့်လဲချုံနှံထားတဲ့နတ်ဆိုးထွက်သွားပြီအုပ်ချုပ်တဲ့လူကွာသွားပြီโอเคအဲ့တော့အခုသူကယေရှုခရစ်တော်ကဲလို့ချင်ပေးတော့ဘုရားသခင်ရဲ့လူဖြစ်လာပြီโอเคအဲ့တော့ဘုရားသခင်ကအဲ့လိုမျိုးသူเนาะအပြစ်ကိုလွတ်တိုင်းမှာနတ်ဆိုးတွေကိုနင်းထုတ်တိုင်းမှာအမြဲတမ်းတော့မှတ်တမ်းမတည်ဘူးဒါပေမဲ့မှတ်တမ်းတင်တဲ့အရာတွေချို့ကိုကြည့်လိုက်တဲ့အခါမှာသူကဘာပြောလဲဆိုရင်ဒူးဆိုင်ကိုမပြုတ်နဲ့တာ၍စိုးသောအရာမဖြစ်မိအကြောင်းဒူးဆိုင်ကိုမပြုတ်နဲ့เนาะတခါနောက်နတ်ဆိုးကိုနင်းထုတ်တဲ့အခါမှာเนาะသူ့ရဲ့အထက်မှာဟာလာဟင်းလင်းဖြစ်နေမယ်ဆိုရင်တဲ့တခါလဲနောက်ထပ်အပေါင်းပါတွေကိုနတ်ဆိုးကခေါ်လာပြီးတော့เนาะခုနှစ်ဆတခါလေပို့ပြီးတော့ဆိုးတဲ့အခြေအနေတခုကြုံတွေ့နိုင်နေဆိုအရာလေးပြောထားတဲ့အတွက်ကြောင့်မလို့ကျွန်တော်တို့ဇုံတယောက်ရဲ့အသက်တာထဲမှာနတ်ဆိုးနှင်ထုတ်ခြင်းဆိုအရာအင်တာမအရေးကြီးတယ်โอเคနတ်ဆိုးရဲ့နှင်ထုတ်ခြင်းဆိုတာလေနတ်ဆိုးရဲ့ချုံနှောင်မှုကနေလုံးဝအလုံးစုံလွတ်မြောက်ခြင်းဆိုတာအရေးကြီးတယ်နတ်ဆိုးရဲ့လွှမ်းမိုးခြင်းကနေကျွန်တော်လွတ်မြောက်ခြင်းဆိုတာအရင်အရေးကြီးသလိုကျွန်တော်တို့ရဲ့အသက်တာထဲမှာအဲ့ဒီလွှမ်းမိုးခြင်းတွေမရှိတော့ဘူးဆိုရင်ကျွန်တော်တို့ရဲ့အသက်တာထဲမှာရှိရမယ့်အရာတစ်ခုကဘုရားသခင်ရဲ့ဆိုင်တော်အရာတွေအားလုံးကျွန်တော်တို့အသက်တာထဲမှာပြည့်နေဖို့လိုတယ်အာမင်ပြည့်နေဖို့လိုတယ်အော်ကျွန်တော်ရဲ့တက်တာမှာဖျားနဲ့ပြည့်နေပြီဆိုရင်နတ်ဆိုးကနေရာမရတော့ဘူး။ဘာကြောင့်နတ်ဆိုးနေရာရဲရလဲ။ဘာကြောင့်နတ်ဆိုးကလွှမ်းမိုးနိုင်တာလဲ။ဘာကြောင့်ကျွန်တော်တို့ကိုသွေးဆောင်နိုင်တာလဲ။ဘာကြောင့်ကျွန်တော်တို့ကိုချုပ်ချယ်နိုင်တာလဲ။ဘာကြောင့်ကျွန်တော်တို့အခွင့်အရေးပေးလို့ဖြစ်တယ်။ကျွန်တော်အခွင့်အရေးပေးရမယ့်အရာကဖျားသခင်ကိုဖြစ်တယ်။ဒူးဆိုင်ကိုမဟုတ်ဘူး။ဖျားကမနစ်တဲ့လမ်းတွေကိုမရှောက်ရဘူး။တရှင်သောဝိညာဉ်တော်ကိုအခွင့်ပေးလေ။တရှင်သောဝိညာဉ်ရဲ့ဦးဆောင်မှုနောက်ကိုလိုက်လေလေ။နောက်ဖျားသခင်အလေးလာနေတဲ့မှာကျွန်တော်တို့အသက်တာကို submit စကအနဲ့လေလေ။ကျွန်တော်ရဲ့အသက်တာထဲမှာဖျားသခင်နိုင်ငံတော်ထင်ရှားခြင်းဆိုတဲ့အရာကဖြစ်လေလေပဲ။ဒါဆိုရင်ဘုရားသခင်နိုင်ငံတော်ကဘာအဖြစ်ထင်ရှားလဲ။ကျမ်းစာတစ်ချက်ကပြောတယ်။တကူအဖြစ်ထင်ရှားတယ်၊စကားအဖြစ်မထင်ရှားဘူး။ ရရှိနိုင်ငံတော်ဘယ်ဘာအဖြစ်တည်လဲတကောအဖြစ်တည်တယ်အဲ့တော့ယေရှုခရစ်ကဘာပြောလဲအခုနတ်ဆိုးကိုနှင်ထုတ်လိုက်တယ်ဘာအဖြစ်နဲ့အခွင့်အာဏာအဖြစ်တကောအဖြစ်အဲ့တော့သရှင်သောဝိညာဉ်တော်ဒီညမှာဘယ်လိုရေးလဲဆိုရင်ငါသည်ဖျားသခင်ဝိညာဉ်တော်ကိုအမိပြု၍ဘာကိုနှင်ထုတ်တာလဲနတ်ဆိုးကိုနှင်ထုတ်တာဒါဆိုရင်ဘာဖြစ်လဲဖျားသခင်နိုင်ငံတော်တည်ထောင်တယ်အခုကျွန်တော်ယုံကြည်သူတွေအသက်တာတယ်ဒါပဲကျွန်တော်တို့ဒီသရှင်သောဝိညာဉ်တော်ကိုအမိပြုပြီးတော့ဟာလေလုယာဒီခရစ်တော်ယူခဲ့တဲ့လောကကြီးတော်တရားအဖြစ်ယူခဲ့တော်ထုတ်အခွင့်အာဏာမျိုးကိုဆွဲကင်ပြီးတော့နတ်ဆိုးကိုနှင်ထုတ်မယ်ဆိုရင်နတ်ဆိုးကထိုးဖျားသခင်နာမကိုဝန်ခံပြီးတော့သူရှိတဲ့နေရာကထွက်သွားရမယ်ထွက်သွားပြီဆိုတာနဲ့အဲ့လူရဲ့အသက်တာထဲမှာဖျားရှင်နိုင်ငံတော်တည်ထောင်မှုဖြစ်လာပြီကျွန်တော်ဘာအားဖြင့်အဲ့လူရဲ့အသက်တာမှာပြည့်ဖို့လိုလဲဖျားသခင်အားဖြင့်ပြည့်ဖို့လိုလဲတန်ရှင်သောဝိညာဉ်တော်အားဖြင့်ပြည့်နေဖို့လိုလဲအဲတော့ယုံကြည်သူတယောက်ဖြစ်လာပြီဆိုရင်နမနာဝိတုခန်းကြီးနှစ်မှာရှိတဲ့တန်ရှင်သောဝိညာဉ်တော်ရဲ့သုံးလောင်းခြင်းဆိုတဲ့အတွေ့အကြုံရှိဖို့လိုလာပြီဒီအဲ့တန်ရှင်သောဝိညာဉ်တော်ရဲ့သုံးလောင်းခြင်းဆိုတဲ့အတွေ့အကြုံကိုကျွန်တော်ရှိလာတဲ့အခါမှာဝိညာဉ်တော်ရဲ့ဖြည့်ခြင်းကိုခံရတဲ့အခါမှာကျွန်တော်စီကကျွန်တော်အသက်တာထဲမှာတည်ဆောက်တော့ရသည်ဖျားရှင်နိုင်ငံတော်ဖြစ်တယ်ဖျားရှင်နိုင်ငံတော်လို့ပြောပြီးဆိုတော့တကောဖြစ်တယ်အဲ့တကောကကျွန်တော်အသက်တာတွေကစီးထွက်လာပြီးတော့ဟာလေလုယာဒီထိုတကောနဲ့တွေ့တော်သူတွေကနေနတ်ဆိုးရဲ့ချုံနောင်ခြင်းကလွတ်မြောက်ပြီးတော့ကျမ်းမာခြင်းကိုခံစားမှာဖြစ်တယ်အဲ့တော့ဒီနေ့ကျွန်တော်တို့ဒီသင်ခန်းစာရဲ့နောက်ဆုံးအပိုင်းဖြစ်တဲ့เนาะဒီနေ့အပိုင်း၈မှာဒီနေ့ကျွန်တော်ပြောတဲ့အရာကနတ်ဆိုးရဲ့ချုံနောင်မှုလွှမ်းမိုးအားလုံးနဲ့လွတ်မြောက်ဖို့ဖြစ်တယ်အာမင်အဲ့တော့သင်ဖျားရှင်ဘက်ကိုလှဲဖို့လိုတယ်အဖြစ်တွေကိုနောင်လာရဖို့လိုတယ်ဒူးဆိုင်လန်းတွေကိုစွန့်ဖို့လိုတယ်မနက်ကိုအခွင့်မပေးပါနဲ့ကျွန်တော်အဲ့ဒါလေးကနောက်ဆုံးစံစာလေးကိုကျွန်တော်ဖတ်ချင်တယ်တရဲကိုရှေးဦးစွာမချီမနှောင်လင်းအပေသူသည်တရဲအိမ်သို့ဝင်၍သူ၏ဥစ္စာကိုလူယူနိုင်အန်ဒီလေလူတယောက်ရဲ့အသက်တာထဲမှာသင်တကယ်သူ့ကိုနော်ကောင်းကြီးမင်္ဂလာဖြစ်စေချင်တယ်ဆိုရင်တကယ်လွတ်မြောက်စေချင်တယ်ဆိုရင်အဲ့လူရဲ့အသက်တာထဲမှာနတ်ဆိုးရဲ့ချုံနောင်ခြင်းကလွတ်မြောက်ဖို့လိုတယ်နတ်ဆိုးရဲ့ချုံနောင်ခြင်းကလွတ်မြောက်နိုင်မနီးလန်းတစ်ခုတည်းသောနီးလန်းကယေရှုခရစ်တော်ကိုကိုယ့်ရဲ့အသက်တာထဲမှာနေရာပေးဖို့ပဲဖြစ်တယ်။အာမင်။အဲ့တော့ကျွန်တော်တို့ဒါယေရှုခရစ်တော်ရဲ့အမှုဆောင်လုပ်ငန်းထဲမှာတွေ့ရတဲ့အရာเนาะအများကြီးတွေကဒါဇလန်တစ်ခုဒါနတ်ဆိုးနဲ့ဆိုင်တဲ့ဇလန်တစ်ခုကိုကျွန်တော်ဖတ်တာဖြစ်တယ်။အဲ့တော့စာရင်းနာမည်တွေကိုအခုဒီမှာဆွဆွားပြောတဲ့เนาะကျွန်တော်တို့ဒီဖတ်သွားရတဲ့ရရှိတယ်။ဘေလစေဘူလာဆိုတဲ့နာမည်ကမာနရဲ့နာမည်ဖြစ်တယ်။အဲ့တော့အခုကျွန်တော်ဒီစာရမန်ရဲ့နာမည်တွေကျွန်တော်ပြောခြင်းတယ်။အဲ့တော့စာရန်စေတန်ဆိုတဲ့အရာရှိတယ်။နောက်တစ်ခု devil devil ဆိုတာကဒါမာနကိုပြောတာဖြစ်တယ်။အတူတူပဲเนาะသူရဲ့နာမည်။နောက်တစ်ခုနတ်ဆိုးမင်းလို့လည်းသုံးတယ်။အဲ့တော့မွေဆိုးလို့လည်းသုံးတယ်ရှေးမွေဆိုးဆိုတဲ့အရာမျိုးလည်းသုံးတယ်နောက်တစ်ခုကစိုးညစ်တော်သူတခိုးပေါ့နော်နောက်တစ်ခုကမူတာတို့ရဲ့ဘယင်အာနောက်ဆုံးတစ်ခုကတော့ဖြက်စီးသူ destroyer ဆိုတဲ့စကားလုံးလည်းသုံးတယ်ဒါတော့ဗျာလေးကျမ်းထဲမှာနော်အာ Everdon ဆိုတဲ့နာမည်လေးကိုသုံးတယ်ဒီ Everdon ဆိုတဲ့နာမည်ကတော့မန်နေရဲ့နောက်ထပ်နာမည်တစ်ခုဖြစ်တယ်လို့ဒါနှုတ်ကပတ်တော်လေ့လာတဲ့လူတွေကပေါ့နော်ဒီအာသူတို့ဖြင့်ဒီ demonology ကိုလေ့လာတဲ့အရာတွေထဲမှာကျွန်တော်တို့ဒီလိုပဲမှတ်တမ်းတင်တယ်ပေါ့နောက်ခုကပါလဲဆိုတော့နော် Belial ဆိုတဲ့ဒါ TikTok ခန်းကြီး6အငယ်15မှာရှိတယ်เนาะဒါကောရိန္သုဩဝါဒပထမစာဆောင်ထဲမှာရှိတဲ့အရာပေါ်လူပြောတဲ့ဗီလာလာဆိုတဲ့အရာဒါပေါင်းဖော်တဲ့အရာဆိုသူကဘာဝဲပြောလဲနတ်ဆိုးဝဲဒီအာမာနက်ကိုပဲပြောနေတာဖြစ်တယ်ကဲအခုเนาะကျွန်တော်တို့သိခဲ့တဲ့အတိုင်းပဲအာနိုင်ငံနှစ်နိုင်ငံအဲ့တော့နိုင်ငံနှစ်နိုင်ငံမှာကျွန်တော်တို့ဖျားရှက်ကောင်းကင်နိုင်ငံတော်ရဲ့လုတ်ပုံလုံကြီးတွေရှိသလိုမာနက်ရဲ့နိုင်ငံတော်ရဲ့လုတ်ပုံလုံကြီးတွေရှိတယ်ဆိုတော့အခုကျွန်တော်အခုဒီပုံလေးကိုခဏပြချင်တယ်ဒီပုံလေးကကျွန်တော်အရင်တော့တရားဟောချက်တွေမှာလည်းပြခဲ့ပြီးပါပြီသို့ပေမဲ့အခုနှုတ်ကပတ်တော်ကမာနက်နဲ့ဆိုင်တဲ့အရာနတ်ဆိုးနဲ့ဆိုင်တဲ့အရာကိုပြောတဲ့အကြောင်းလို့ဒီပုံလေးကိုပြချင်တယ်ဆိုတော့အဲ့ဒီမှာဒါ effect ခန်းကြီး6မှာဖော်ပြထားတဲ့နတ်ဆိုးရဲ့သူကစနစ်တကျအလုပ်လုပ်တဲ့ပုံเนาะ principality ဆိုတဲ့သူရဲ့ကောင်းငင်တကိုးတွေစာသဖြင့်အဆင့်လိုက်เนาะအဆင့်၄ဆင့်လောက်ရှိပါတယ်เนาะစာတန်ကနေစပြီးတော့အဲ့တော့သူတို့လုပ်တဲ့ပုံလေးကိုဒါ pyramid ပုံစံမျိုးနဲ့ပြထားတာဖြစ်တယ်အဲ့တော့သူတို့ကစနစ်တကျသူရဲ့အခွင့်အာဏာလိုက်သူရဲ့နယ်ပယ်လိုက်သူတာဝန်ပေးတဲ့အရာလိုက်စာသဖြင့်အလုပ်လုပ်လို့ရှိတယ်ဆိုတော့သူကဆော့ဆော့ကျွန်တော်တို့ဒီနတ်ဆိုးရဲ့လှုပ်ဆောင်မှုတွေကိုခေါင်းစဉ်လေးတွေကျွန်တော်အပိုင်းလိုက်အပိုင်းလိုက်ကျွန်တော်ပြောပြခဲ့တာတွေရှိတယ်ကျွန်တော်အစိတ်ပိုင်းဆိုင်ရာနဲ့ပတ်သက်တဲ့အရာဆွဲလန်းအသွေးသားနဲ့ပတ်သက်ပြီးဆွဲလန်းတတ်မှုဆိုင်တဲ့အရာနောက်လိန်ပိုင်းဆိုင်ရာနောက်တစ်ခုကကျွန်တော်တို့ဒီဝိညာဉ်မှောင်မဲ့တကူရဲ့အလုပ်တွေနောက်ကယောဂနဲ့ဆိုင်တဲ့အရာတွေစသဖြင့်ငွေကြေးနဲ့ဆိုင်တဲ့အရာဆိုသူ့လုပ်ငန်းတွေမတူတဲ့ပုံစံနဲ့အလုပ်လုပ်ကြတာပေါ့နော်ကျွန်တော်တို့ဖျားခင်နိုင်ငံတော်မှာလည်းဖျားရှင်အမှုတော်ဆောင်တွေကမတူတဲ့အစွမ်းတက်တီတွေအခွင့်အာဏာတွေနော်ပိတ်သိချင်တယ်အလုပ်လုပ်ကြတယ်မလားနော်တင်းယုံကတင်းယုံလုပ်အင်္ဂလိပ်ဆရာအင်္ဂလိပ်ဆရာလုပ်တမန်ကတမန်တော်လုပ်တခါပရောဖက်ကပရောဖက်လုပ်ဆရာကဆရာလုပ်စသဖြင့်အခြားသောတင်းတော်မှာအခြားသောအသီးသီးကိုရင်ကတဲမှာရှိသလိုပေါ့နော်ကိုရင်ကတဲမှာရှိတဲ့အစိတ်ပိုင်းတွေလိုပေါ့တခုရဲ့တခုကမတူကြဘူးလုပ်ငန်းဆောင်တာတွေအစွမ်းသက်တီတွေမတူကြသလိုပဲအဲ့တော့ဒီမာနက်ကလည်းသူ့ရဲ့နေပယ်ထဲမှာသူကအလုပ်လုပ်လို့ရှိတယ်အဲ့တော့ကျွန်တော်ဒီနေ့တော့မာနက်သူအလုပ်လုပ်တဲ့သူအဓိကသူ့ရဲ့နေတဲ့နေရာနောက်တစ်ခါကျွန်တော်မာနက်အကြောင်းကိုပြောလိုက်မယ်ဆိုရင်မာနက်ကသူယောဘခင်မှာဆိုရင်လည်းသူကကောင်းကင်ဘောမှာနော်သူကဖျားသခင်ကောင်းကင်သားများနဲ့အထူးသူကတခါတည်းသွားပြီးတော့ဖျားသခင်ရှေ့မောက်မှာဖျားရှင်မျက်မှောက်တော်ထဲမှာသူကနော်စကားပြောရတဲ့အရာကျွန်တော်တွေ့ရတယ်နော်သူဟာ လှည့်လေပြီးတော့တခါလဲသူကြည့်ရှုပြီးတော့မှသူရောက်လာတယ်ဆိုတဲ့အရာမျိုးတွေကိုကျွန်တော်နှစ်ခါလောက်ပေါ့နော်ရောဘဝုဒ္ဓရမှာကျွန်တော်ဖတ်ရတာရှိတယ်နောက်တခါကျွန်တော်တို့ပေါ်လူရဲ့ကျမ်းစာဖတ်လိုက်တဲ့ခါမှာလဲကျွန်တော်ဘာတွေတွေ့ရလဲဆိုတော့နော်ဒါတတိယနော်ကောင်းငင်ဘုံဆိုတဲ့အရာမျိုးတွေကျွန်တော်တွေ့ရတဲ့အရာတွေရှိသလိုနောက်နဆိုးမောင်မိုက်တကူအကြောင်းပြောတဲ့အခါမှာလဲကောင်းငင်နဲ့ဆိုင်နေဆိုရဒီအင်္ဂလိပ်စကားမှာဆို heavens ပေါ့နော်ဒါဒီစကားလုံးတွေကိုကျွန်တော်တွေ့ရတယ် heaven ဆိုတဲ့စကားလုံးကိုကျွန်တော်တို့လေ့လာလိုက်တဲ့အခါမှာလဲသူကနော်အများကြီးနဲ့ရေးထားတယ်ရှိတယ်ဆိုတော့ကျွန်တော်တို့ဒီမာနက်နဲ့သူ့ရဲ့မောင်မိုက်တကူတွေရဲ့နေရာချမှုပေါ့သူတို့ရဲ့ဌာနချုပ်လို့ပြောလို့ရမယ်ဒီ heaven ဆိုကောင်းငင်ဆိုတဲ့စကားလုံးတွေကိုလဲကျွန်တော်တို့လေ့လာမယ်ဆိုရင်ဒီနေရာတွေကဆက်ပြီးလေ့လာလို့ရတယ်ဒါပေမဲ့ဒီနေ့ကျွန်တော်တို့က demonology ကိုအဲ့လောက်ကြီးဒီထေးကျွန်တော်မသွားချင်ဘူးအဲ့တော့ကျွန်တော်ကကျွန်တော်ကိုကျွန်တော်ဒါဆုံးဖြတ်ထားတဲ့အရာပေါ့နော်ကျွန်တော်နှုတ်ကပတ်တော်တွေကိုလေ့လာတဲ့အခါမှာကျွန်တော်ကဒီနတ်ဆိုးနဲ့ဆိုင်နဲ့မကောင်းသောအရာတွေထက်ကျွန်တော်ကဘာကိုပို့ပြီးတော့လေ့လာဖို့ကျွန်တော်ပြင်ဆင်လဲဆိုရင်ဘုရားသခင်နဲ့ဆိုင်တဲ့အရာကောင်းတဲ့အရာတွေပို့ပြီးလေ့လာဖို့ပြင်ဆင်အဲ့တော့ဘုရားသခင်နဲ့ဆိုင်တဲ့အရာပို့ပြီးတော့များများအာယုံဆိုင်လေတွေမကောင်းတဲ့အရာတွေအလိုလိုကျွန်တော်သက်တာတွေကထွက်ခွာသွားလေပဲသို့တော်လည်းပဲကျွန်တော်တို့နှုတ်ကပတ်ကျမ်းစာကိုသင်ပေးတဲ့လူတွေနဲ့အနည်းချင်းတော့ demonology ကိုကျွန်တော်လေ့လာဖို့တော့လိုအပ်ပါတယ်သူတစ်ပါးကိုပြန်သင်ပေးမဲ့လူတွေကပေါ့နော်အနည်းချင်းတော့လေ့လာဖို့လိုတယ်ဒါပေမဲ့လည်းကျွန်တော်ရဲ့ဝိညာဉ်ဖခင်ကကျွန်တော်ကိုအကြံပေးပါတယ်နော်အဲ့ဒါနဲ့ပတ်သက်ပြီးလေ့လာတဲ့အခါမှာသတိထားပါဆိုရရတယ်။ဘာကြောင့်လဲဆိုတော့တို့ရဲ့နာမည်တွေနဲ့တို့ရဲ့လုပ်ငန်းဆောင်တာတွေကိုပဲရေးထားတဲ့ဟိုးတုန်းကရှေးတုန်းကရေးထားတဲ့ဒါကျမ်းစာတွေရှိတာကိုအထူးသဖြင့်ဂျူးလူမျိုးတွေရဲ့ဒီတို့ရဲ့ကျမ်းပယ်တွေပေါ့နော်ကျမ်းပယ်တွေအများကြီးထဲမှာဒီနတ်ဆိုးရဲ့အကြောင်းတွေကိုသိကြနော်တို့ရဲ့နာမည်နဲ့တကွာလုပ်ငန်းဆောင်တာတွေကိုအသေးစိတ်နော်မှတ်တမ်းတင်ထားတဲ့အရာတွေကိုဖတ်တဲ့လူတွေရဲ့အတွေ့အကြုံအားဖြင့်ကျွန်တော်ကိုဘာသင်ဘာပြောလဲဆိုတော့အဲ့လိုမျိုးဖတ်နေတဲ့အချိန်မှာနော်ဒီလူရဲ့အသက်တာထဲမှာလွှမ်းမိုးနေတဲ့စိတ်ဝိညာဉ်ပေါ့အလုတ်လုတ်တဲ့စိတ်ဝိညာဉ်ကဒီမိုနစ်ပါဝါတွေဖြစ်နေအဲ့တော့ကျွန်တော်တို့ဒီနှုတ်ကပတ်တော်ကိုအချိန်ပေးပြီးဖတ်တယ်နတ်ရှင်သောဝိညာဉ်တော်နဲ့ကျွန်တော်အချိန်ယူတယ်ဆိုရင်ကျွန်တော်တို့ကိုဖွင့်ပြမယ့်အရာတွေကနတ်ရှင်သောဝိညာဉ်တော်စီကစီးစင်းလာသလိုပဲနတ်ဆိုးရဲ့အကြောင်းအရာတွေကိုနော်ကျွန်တော်တို့အာယုံဆိုင်ပြီးတော့တွားပြီးလေ့လာမယ်ဆိုရင်အဲ့ဒီလူတွေကကျွန်တော်တို့အကျွမ်းတဝင်မရှိတဲ့ဝိညာဉ်နယ်ပယ်တွေကိုနော်တွားပြီးတော့အချိန်လန်းဆိုင်လိုက်သူတို့ဖြစ်တဲ့အကြောင်းအယံအန္တရာယ်များတယ်နော်မလေ့လာရဘူးတော့မဟုတ်ဘူးဒါပေမဲ့အရန်အန်တွေများတယ်ဒါကြောင့်ကျွန်တော်လဲစောင့်ကြည့်လေ့လာကြည့်တဲ့အခါမှာနိုင်ငံရေးချမ်းမာပဲဖြစ်ဖြစ်ကျွန်တော်တို့မြန်မာမှုလို့ဆောင်နေတဲ့မှာပဲဖြစ်ဖြစ်အဲ့ဒီ demonology လို့ပြောတဲ့ဒီနတ်ဆိုးရဲ့ပညာတွေကိုတွားပြီးတော့စူဇန်လေ့လာတဲ့အမှုဆောင်တွေရဲ့အသက်တာကိုကြည့်လိုက်တဲ့အခါမှာတကယ်ပြည့်စုံခြင်းဆိုတဲ့ဘုရားသခင်ရဲ့ fullness of glory ပေါ့ဘုရားသခင်ရဲ့ပြည့်စုံခြင်းဘုံနဲ့ထင်ရှားခြင်းကောင်းမြတ်ခြင်းဆိုတဲ့အရာတွေအဖြစ်ဖြစ်နေယော့နေသွားတယ်ဆိုတာတွေ့ရပြီးတော့နော်သူတို့ရဲ့သင်ကြားမှုတွေအများကြီးနှုတ်ကပတ်တော်နဲ့လွဲချော်တဲ့အရာတဖြည်းဖြည်းနဲ့ရောက်သွားတယ်အဲ့တော့ကျွန်တော်တို့သဘောပေါက်အောင်မယ်ကျွန်တော်တို့ဘုရားရှင်ဖတ်ခိုင်းတဲ့ကျမ်းစာဒီကျမ်းစာဖြစ်တယ်တချို့တွေဒီကျမ်းစာတော့ကိုအောင်မဖတ်ချင်ပဲနဲ့မဖတ်နိုင်ပဲနဲ့တော့မဖတ်သေးပဲနဲ့သူကတခါလေဟိုနော်ပြောမလို့ရှာရှည်တာပေါ့နော်ဒီကျမ်းစာကိုအရင်ဆုံးဖတ်ဖို့လိုတယ်လေဒီကျမ်းစာကိုကောင်းကောင်းသဘောပေါက်လို့သင်ကနောက်ထပ်ခြေလန်းတလန်းလန်းနဲ့ဆိုရင်ကိုပါကသူက foundation ရှိပြီးသွားပြီနောက် tension သောဝိညာဉ်တော်ရဲ့မာစာကျန်ရှိပြီးသွားပြီဆိုတော့ခြေလန်းလန်းမယ်ဆိုလန်းလို့ရနိုင်တယ်သို့တော်လည်းပဲတချို့တွေကဒီနှုတ်ကပတ်ကျမ်းစာကိုလည်းကောင်းကောင်းနားမလဲ tension သောဝိညာဉ်တော်အလေးလာလေးကိုလည်းမခံယူဘဲနဲ့သူကတခါလေရန်စူးစမ်းလေ့လာခြင်းနဲ့စိတ်နဲ့နတ်ဆိုးရဲ့နယ်ပယ်တွေကိုသွားပြီးလေ့လာလိုက်တဲ့ခါမှာသူ့ကိုတကားဖွင့်ပေးလိုက်သလိုဖြစ်တယ်နော်တကားအကျယ်ဖွင့်ပေးပြီးတော့တကားနတ်ဆိုးတွေကဝေယောင်နောက်ရှက်တဲ့ခါမှာသူ့ရဲ့ဘုရားသခင်နဲ့ဆိုင်တဲ့အမှုဆောင်လုပ်ငန်းတွေကခါတယ်ကြောင်ကြံနေဖြစ်ပြီးတော့ခါပြောခြင်းဟာပြောလှုပ်ခြင်းဟာလှုပ်နေခြင်းသလိုနေတခါတယ်နော်ဟိုဝိညာဉ်နယ်ပယ်ဖြစ်တဲ့ခါကျတော့သူကနော် prophet ပြုတဲ့ပုံစံမျိုးလည်းအများကြီးရှိလာပြီးတော့အဲ့ဒါကိုမသိတဲ့ကျွန်တော်တို့သူတော်များများကဘုရားရဲ့အမှုတော်ဆောင်လို့ပဲထင်ပြီးတော့ဟာ prophet ဆိုပြီးတော့ချင်းရောက်တဲ့ຢာရီရှိတယ်တခါသူတို့လောက်ခိုင်းနေအဲ့ prophet ရဲ့ဆင်ထွက်လာတဲ့အဲ့လိုမျိုးပေါ့နော်ကျွန်တော်ပြောချင်တာဒီဝိညာဉ်နယ်ပယ် demonology တဲ့အရန်သွားတဲ့လူတွေကသူတို့ဟိုနှုတ်ကပတ်တော်ကိုအချိန်မပြုတ်တော့တဲ့ခါမှာသူတို့ကစေလွတ်လိုက်တဲ့ຢာသူတို့လောက်ခိုင်းတဲ့အရာတွေဟာနှုတ်ကပတ်တော်နဲ့မညီဘဲနဲ့တကယ်ကိုရေရာခြေတဲ့ပုံစံမျိုးတွေပုံစံပါလာတယ်နောက်တစ်ခုအသွေးနဲ့ဆိုင်တဲ့ຢာတွေနောက်နတ်တွေနဲ့ဆိုင်တဲ့အလေးအလာတွေ orchid ဆိုတဲ့စကားလုံးပေါ့နော် orchid ဆိုတဲ့စကားလုံးဒါဝိညာဉ်နယ်ပယ်တွေကိုတခါလေရောက်ရှိသွားတာဖြစ်တယ်ဆိုတော့ဒီຢာတွေအားလုံးကကျွန်တော်တို့လုံးတဲ့နေရာတွေမဟုတ်ဘူးကျွန်တော်ဘုရားသခင်ကိုအာယုံပြုဖို့ဖြစ်တယ်အာမင်သရှင်သောဝိညာဉ်တော်ကိုနေရာပေးဖို့ဖြစ်တယ်ဟာလေလုယာကဲဟုတ်ပြီเนาะကျွန်တော်ပြောဖို့စီစဉ်ထားတဲ့အရာတွေရဲ့เนาะမပါတဲ့အရာတွေကြော်ပြီးတော့တခါဒီသေးကျွန်တော်ပြောမယ်ဒီတိုင်းလာဆိုရင်တော့เนาะကျွန်တော်တို့ဒီလိုသာပြောမယ်ဆိုရင်တော့ဒီနှုတ်ကပတ်တော်တွေကเนาะကျွန်တော်တို့ပြီးမှာမဟုတ်ဘူးเนาะဒီ monology ကိုရောက်သွားလိမ့်မယ်အဲ့တော့ကျွန်တော်ဒီမှာပဲရက်မယ်ရက်ပြီးတော့ကျွန်တော်တို့เนาะဒီနတ်ဆိုးကကျွန်တော်တို့အသက်တာထဲမှာဘယ်လိုလုံးလုံးတယ်အဲ့ဒါနေဘယ်လိုလွတ်မြောက်နိုင်လဲအဲ့ဒါအရေးကြီးဆုံးဖြစ်တယ်နော်လွတ်မြောက်ဖို့ကျွန်တော်တို့အသက်တာထဲမှာလောက်ရမယ့်ຢာတွေကဘာလဲအဲ့ဒါပို့အရေးကြီးအဲ့ဒါကိုကျွန်တော်တို့သွားရအောင်ကောင်းပြီဟုတ်ပြီအဲ့တော့နတ်ဆိုးဒီနော်နတ်ဆိုးဒီကျွန်တော်တို့ရဲ့အသက်တာထဲမှာ demonic ပေါ့နော်ဒီဟာလေးကိုပြော demons ဆိုတော့နတ်ဆိုးဒီကျွန်တော်တို့ရဲ့အသက်တာထဲမှာကိုယ်ခန္ဓာပိုင်းစိတ်ပိုင်းဝိညာဉ်ပိုင်းဆိုင်ရာမှာသူက oppress ဖိနှိပ်ဖို့သူကလှုပ်ဆောင် ဆိုတော့ကျွန်တော်ဝိညာဉ်ကနေစပြောခြင်းတယ်ဝိညာဉ်ကကြတော့ဒုတိယကျင်းမွေးခြင်းခံပြီးသွားပြီးယုံကြည်သူတယောက်ကဟုတ်ပြီနော်ဝိညာဉ်တော်အဖြစ်မွေးပြီးခံပြီးသွားတတ်တန်ရှင်းတော့ဘုရားသခင်တာသမီးနေနဲ့သူကသူ့ကိုဘုရားသခင်ကရွေးနှုတ်ပြီးသွားတဲ့အချိန်မှာဒီဝိညာဉ်ရဲ့နော်ကျွန်တော်တို့ရဲ့အတွင်းဝိညာဉ်ရဲ့သွားမဲ့ခြေလမ်းကဘာလဲဆိုတော့တရားပိတရဲ့ရင့်ကျက်ခြင်းစီကိုသွားမှာနော်ဝိညာဉ်ရင့်ကျက်ခြင်းဝိညာဉ်ကြီးထွားခြင်းပေါ့သွားမှာအဲ့တော့ဘာလို့ဖို့လို့လဲဆင်ကျက်တော့ဩဝါဒဆိုရက်နော်နှုတ်ကပတ်တော်ကျမ်းစာအဖြစ်သုံးသင်ခြင်းနဲ့ခံရဖို့လို့လဲနောက်ကြတော့ဝိညာဉ်ရဲ့စုကျေစုတွေရဖို့လို့လဲနောက်ပြီးတော့နော်ဝိညာဉ်အတီးအားဖြစ်ပြည့်စုံတဲ့အတ္တဓာတ်ဖြစ်လာပြီးတော့ခါဖခင်အဆင့်စီကိုသွားတက်လမ်းဖို့လို့လဲဆိုတော့မာနက်ကဒီဒီမောနစ်နော်နတ်ဆိုးရဲ့အလေလာတွေကကြတော့ဘာလို့လဲဆိုကျွန်တော်ယုံကြည်သူတွေကိုအဲ့ဒီဝိညာဉ်ရပိုင်းဆိုင်မှာကြီးထွားရင်းကျက်ခြင်းမရှိအောင်သူကစီးတာတယ်။ဒါဒီဝိညာဉ်တော့လာပြီးတော့နော်ဒီဟို process လုပ်တဲ့အရာမျိုးလုပ်လို့မရတော့ဘာကြောင့်လဲဖျားအပိုင်ဖြစ်သွားပြီ။ Okay. ဆိုတော့ဝိညာဉ်ကတော့ process လာလုပ်လို့မရဘူး။ဒါပေမဲ့ဘာလုပ်လို့ရလဲဆိုရင်သူကဝိညာဉ်ရကြီးထွားမှုနှောင့်နှေးရောလုံးဝမကြီးထွားနိုင်အောင်သူကသူ့ကိုနှောက်ရှက်တဲ့ခြားသောနည်းလမ်းနဲ့လုပ်လိုက်။ဘယ်ကနေလုပ်လဲ။ကိုခန္ဓာနဲ့စိတ်ကလည်းလုပ်တယ်။ကဲတော့ကျွန်တော်စိတ်ကိုထပ်ပြီးပြောချင်တယ်။အဲ့တော့ဝိညာဉ်နဲ့စိတ်နဲ့တစ်ခါတည်းမှာခွဲဖို့ပေါ့နော်။အင်ပလမခက်တဲ့ရာတစ်ခုဖြစ်တယ်။ဆိုတော့ဥပမာဆိုတော့ကျန်းစာထဲမှာဆိုနှလုံးသားစိတ်နှလုံးလို့ပြောရင် तू ကတစ်ခါတည်းမှာ तू ကဘာကိုပြောလဲဆိုရင်အဲ့ဒီ soul ဆိုတဲ့အရာကိုလည်းပြောတယ်။တစ်ခါတည်းမှာ तू က spirit ဆိုတဲ့အရာကိုလည်းပြောတယ်။ဆိုတော့ inner man ဆိုတဲ့အရာကိုလည်းတစ်ခါတည်းပြောတယ်။တစ်ခါတည်းကျတော့စိတ်နှလုံးခံစားချက်ကိုလည်း emotion ကိုလည်းပြောတတ်တယ်။ဆိုတော့ကျန်းစာဖတ်တဲ့အခါမှာအဲ့တော့နော်ဒီနှစ်မျိုးပေါ့တွဲတွဲပြီးပြောလို့ရှိတယ်။အဲ့တော့အခုစိတ်ကိုကျွန်တော်လေ့လာတဲ့အခါမှာအုံမှန်အဖြစ်အပိုင်း၃ပိုင်းတွေ့ရပထမတစ်ခုကတော့ mind เนาะကျွန်တော်တို့ရောမအခန်းကြီး7ငယ်နဲ့မှာတွေ့ရတဲ့စိတ်နှလုံးကိုအစ်စ်ပြင်ဆင်၍ပုံသဏ္ဍာန်ပြောင်းလဲခြင်းတို့ရောက်ကြလောဆိုတဲ့အရာကเนาะဘယ်ကဘယ်အရာကိုပြောတာလဲဆိုရင်เนาะသူကဒီ mind ကိုပြောတာဖြစ်တယ်အဲ့စိတ်เนาะ renew mind ကိုပြောတာဖြစ်တယ်နောက်တစ်ခုကတော့ will เนาะဒီစိတ်ထဲမှာပဲ will ဆိုရယ်အလိုဆန္ဒ तू ကကြတော့ဘယ်လိုကဏ္ဍတွေမှာဆို तू ကဆုံးဖြတ်တဲ့ဆုံးဖြတ်ချက်တွေမှာ तू ကအဓိကအဲ့ဒါကလုံးလုံးတဲ့နေပယ်ပေါ့နော်အဲစိတ်ထဲမှာမှာဆိုဥပမာဆိုတော့ယုံကြည်ခြင်းနဲ့ငါရှောက်လမ်းမယ်နော်အာကိုယ့်ရဲ့အတွေးခေါ်စိတ်ထဲမှာတော့တန်တရားတွေရှိနိုင်တယ်ဒီခါနော်နောက်တစ်ခုစိတ်ရဲ့နောက်ထပ်တစ်ပိုင်းကဆိုတော့ emotion လို့ခေါ်တယ်နော်အာ feeling နဲ့ emotion ကတိတ်မကောင်းဘူးဒါပေမဲ့လည်းငါဆုံးဖြတ်မယ်ဘာဆုံးဖြတ်လဲဖျားနောက်ကိုလိုက်ဖို့ဆုံးဖြတ်မယ်ဒီခြေလမ်းကိုငါလမ်းမယ်ဒါယုံကြည်ခြင်းခြေလမ်းအဲ့လိုပဲဒီခါစိတ်နဲ့ဆော့ဆော့ခံစားချက်တွေနဲ့ဆော့ဆော့ပြောတဲ့အတွေးခေါ်တွေရဲ့လွှမ်းမိုးမှုခံရပြီးတော့အဲ့ဒီ will ကဆုံးဖြတ်ချက်မှားသွားတာလည်းဖြစ်နိုင်တယ်နော်အဲ့တော့ဒီစိတ်ထဲမှာသူကအဒီ၃ခွတ်တော့ရောရှက်ပြီးတော့လှုပ်လှုပ်နေတယ်โอเคဆိုတော့ emotion ကိုတခါတည်းမှာသူကနှလုံးသားလို့လဲစမ်းစာတွေမှာတခါတည်းမှာရေးတာရှိတယ်အဲ့လိုပဲတော့ဒီ will ကိုเนาะကျွန်တော်တို့ရဲ့အလိုဆန္ဒလို့သုံးတာလည်းရှိတယ် mind ကိုလည်းကျွန်တော်တို့ဒါစိတ်နှလုံးဆိုတဲ့စကားလုံးသုံးတယ်ဒီခါနောက်ထပ်ဂျမ်းပိုက်တစ်ပိုက်ကเนาะတင်းစိတ်နှလုံးဒီကောင်းစားတဲ့ကဲဆိုတင်းဒီအရာ၌ကောင်းစားခြင်းနဲ့ဂျမ်းပါခြင်းရှိမိကြောင်းကဆူတောင်းဤဆိုတဲ့အဲ့ဂျမ်းပိုက်မှာကြတော့ဒီစိတ်ကသူက mind ကိုသူကเนาะအဓိကထားမှပြောသူကအဲ့၃ခုလုံးကိုပြောလိုက်တာသူရဲ့ခံစားချက်ကောနော်သူရဲ့ဆုံးဖြတ်ချက်တွေကောနော်သူရဲ့နော်အတွေးခေါ်ဖြစ်တဲ့ mind ကောအားလုံးအဲ့ဒီအရာကိုသူကစိတ်နှလုံးစကားလုံးသူတင်းစိတ်နှလုံးဒီကောင်းစားတကယ်ဆိုတော့ကျွန်တော်တို့ရဲ့အတွေးခေါ်ကျွန်တော်တို့ရဲ့ဆုံးဖြတ်ချက်တွေကျွန်တော်တို့ရဲ့နော်ခံစားချက်တွေအားလုံးကကောင်းစားနေဆိုရင်တင်းဒီအရာ၌ကောင်းစားခြင်းနဲ့ကြမ်းမာခြင်းရှိမယ်ဆိုတော့အဲ့ဒီ soul သူစိတ်နှလုံးဝိညာဉ်တစ်ခုလုံးလွတ်မြောက်ခြင်းကိုသူကပြောနေတာဖြစ်တယ်နောက်တစ်ခုကတော့ခန္ဓာပိုင်းဆိုင်ရာခန္ဓာပိုင်းဆိုင်ရာမှာမာနကဘလို့နေရာတွေအလုံးလုံးမထင်ဘူးအသွေးအသားအမြင်အကြာခံစားချက်အနက်ဟာအထီးတွေ့အကုန်လုံးဒီအာယုံပေါ့နော်ကျွန်တော်တို့ရဲ့ဒီကိုခန္ဓာနဲ့သက်ဆိုင်တဲ့အာယုံအာ sense အသီးသီးရနေပြီသူကအလုံးလုံးတာဖြစ်တယ်အဲ့တော့အထီးတွေ့ရနေတဲ့ဆင့်ကျွန်တော်တို့ကိုတွေးဆောင်မယ်ကျွန်တော်တို့အမြင်တဲ့ຢာတွေအားဖြင့်ကျွန်တော်တို့ကိုတတ်မှတ်အောင်လုပ်မယ်ဒါကနောက်တစ်ခုကကြားတဲ့ຢာတွေအားဖြင့်ကျွန်တော်တို့စိတ်တွေရိမ့်ရအောင်လုပ်ပလိုက်မယ်နောက်နော်ကျွန်တော်တို့အနက်လို့ပြောတဲ့အခါမှာချို့တွေကအနက်ကိုနည်းနည်း short ထွက်တတ်တယ်နော်ဒါလည်းကိုကနော်ဘုရားရှင်ရဲ့တန်ရှင်းတော်လမ်းထဲမှာရှောက်မယ်လို့ဆုံးဖြတ်ထားတဲ့အချိန်မှာခါရဲနော်အသွေးသားမှုတက်မှတ်မှုဆိုင်ရာကနော်သူကဘာနဲ့လာဆိုအနှံ့နဲ့လာတယ်အဲရေမွေးနဲ့တင်းတင်းလေးနဲ့ဟာတခါတွေမှာကအဆရှောင်းမယ်အဲအင်မနာမကိုကြိုက်တဲ့ငပိရင်နဲ့တင်းတင်းလေးနဲ့နော်မြို့သီးကြော်အနှံ့တင်းတင်းလေးနဲ့တခါလေအမေသားကြော်အနှံ့တင်းတင်းလေးနဲ့အာတော်ကြီးကအဆမရှောင်းတော့နောက်မှရှောင်းတော့မယ်အခုတော့တခါလေစားလိုက်အောင်မယ်ဆိုတာမျိုးပေါ့ဆိုတော့ပြောချင်တာကနော်ကျွန်တော်တို့ရဲ့ကိုခန္ဓာစိတ်ဝိညာဉ်နဲ့ပဲအတီးတီးမှာမာနကသူကချောင်းမြောင်းနေအနောက်ရှက်ပေးဖို့အစီတာလုပ်ဖို့ရန်အတွက်ခါလေလဲပြိုသွားဖို့ရန်အတွက်ခါလေရစ်ကြီးထွားခြင်းရစ်ချက်ချင်းစီဘုရားသခင်ရဲ့ဘုန်းတော်နဲ့ပြည့်စုံခြင်းစီကိုမရောက်ဖွယ် तू ကနိုးနီးမျိုးဆိုတယ် तू ကဆွဲချဖို့လုပ်နေတယ်အဲ့တော့ကျွန်တော်တို့ကသရှင်သောဝိညာဉ်တော်နဲ့ပြည့်ပြီးတော့ဝိညာဉ်တော်ရဲ့ဥဆောင်မှုနောက်ကိုလိုက်ပြီးတော့ခါလေဘုရားရှင်အလေလာတွေကိုနားလဲပြီးတော့ဝန်ခံခြင်းအနှံ့ခြင်း obedience နဲ့ယုံကြည်ခြင်းနဲ့ခြေလမ်းလမ်းမယ်အဲ့လိုခြေလမ်းလမ်းတဲ့လူတွေအသက်တာထဲမှာပဲ เนาะพระရှင်พระရှင် the glory to glory ဆိုဘုန်းတော်တစ်ပါးနောက်တစ်ပါးကိုเนาะတွားခြင်းဆိုတဲ့အရာကိုမြင်ရမှာဖြစ်တယ်ရင့်ကျက်ခြင်းစီကိုကျွန်တော်တွားနိုင်မှာဖြစ်တယ်ကဲဟုတ်ပြီအရေးကြီးဆုံးအရာတစ်ခုကိုကျွန်တော်နောက်ဆုံးပြောခြင်းဘယ်လိုလုပ်မြောက်နိုင်မလဲနောက်ဆုံးဆိုရင်တော်တော်များတယ်โอเคအဲ့တော့ကျွန်တော်ဒီဘက်ကဒါဒီအပိုင်းကနောက်ဆုံးပိုင်းဖြစ်တော့ကြောင့်မလို့เนาะတနင်္လာကြော်သွားမယ်ဆိုလဲနည်းနည်းသီးခံကြပါလို့ကျွန်တော်တောင်းပန်ခြင်းတယ်ကဲမသက်ခန်းကြီးရှစ်ငွေ28မှာစောစောကပြောရဲဇလန်းလေးရှိတယ်เนาะဒါကတော့ Gadra B ကိုရောက်တယ်ဒါဒီရန်ကိုကူးတယ်ရန်ကိုကူးတဲ့ချိန်မှာလည်းမုံတိုင်းမိပြီးတော့ကျွန်တော်တို့ဒီဒါเนาะဒီယုံကြည်ခြင်းနဲ့သက်ဆိုင်တဲ့ယေရှုခရစ်သူတပည့်တော်တွေကိုသင်တဲ့အရာเนาะကျွန်တော်သိရတယ်ကဲအဲ့အရာအားလုံးခဏထားလိုက်ပြီးတော့အခုသူ Gadra B ကိုရောက်တယ်ဆိုတော့ကျွန်တော်တို့ Israel တိုင်းနိုင်ငံကိုရောက်တဲ့ခါမှာเนาะအဲ့ Gadra B ကိုတော့မရောက်ပေမဲ့အဝေးကနေလမ်းပြီးမြင်ရတယ်ဘာကြောင့်လဲဆိုတော့ကျွန်တော်တို့က Galilee အိုင်ကိုလှည့်စီးပြီးသွားတာဟုတ်ဆိုတော့သူကဒီအိုင်ရဲ့တစ်ဖက်ကမ်းမှာဆိုတော့လမ်းပြီးကြည့်လိုက်တဲ့ခါမှာဘာတွေ့ရလဲဆိုတော့သူကသူကဒီဂါလိလဲအိုင်ကသူကတောင်ဒန်းနေတောင်ကျောပေါ့ကြားထဲမှာသူကနော်ဟိုဒဲအိုးပုံစံမျိုးကြီးသူကဖြစ်နေတဲ့အိုင်ဖြစ်တယ်โอเคတစ်ဖက်ကကြတော့နော်တစ်ဖက်မှာရှိတဲ့ဂျော်ဒန်နိုင်ငံဘက်ကကြတော့နော်ဆီးရီးယားလို့ဂျော်ဒန်ဘက်ကကြတော့သူကဘာလီလာလဲဆိုတော့သူကလေအေးလာတယ်ဟာဒီဘက်အချမ်းကကြတော့သူကအရှိလေပိုင်းဖြစ်သွားပြီဆိုတော့အဲ့ဘက်ကကြတော့သူကဘာလာလဲဆိုတော့သူကလေအပူလာတယ်ဆိုအဲ့လေအေးနဲ့လေအပူကဘယ်မှာစုံလဲဆိုအဲ့ဂါလိလဲအိုင်မှာစုံတာဒါကြောင့်မလို့ဂါလိလဲအိုင်ဖြစ်ရတာနဲ့ဘာကြောင့်မုံတိုင်းကြုံလဲဆိုရင်မေကွန်ကတော့အဲ့ဒီလေကြောင်းဖြစ်တယ်ဆိုတော့အဲ့တော့လေဘူးနဲ့လေအေးစုံကြတာအကာလီတဲ့အိုက်မှာဆိုတော့ကဲအဲ့တော့သူကတောင်ကြားထဲမှာရှေ့တကြောင်လို့အဲ့တစ်ဖက်ကိုလှမ်းကြည့်လိုက်တာနဲ့သူကတောင်ထိပ်တွေမှာနော်အဲ့တောင်ကျော်အဲ့အိုင်နဲ့ကက်ရဲ့တောင်ကျော်တွေမှာဘာတွေတွေ့လဲဆိုရင်သူကမြို့တွေရွာတွေတွေ့ရတယ်ဂျော်ဒန်နိုင်ငံဘက်အချမ်းကမြို့ရွာတွေပေါ့ဆိုတော့ဂါဒရာပြည်လို့ပြောတဲ့ခါမှာဒါဂျော်ဒန်နိုင်ငံဘက်မှာဖြစ်တယ်အခုလက်ရှိမြေပေါ်မှာကြည့်မယ်ဆိုရင်အဲ့တော့အဲ့ဒီကိုရောက်တဲ့ခါမှာအခုကျွန်တော်တို့ဒီဇလန်းလေးကိုအတူချုပ်လိုက်မယ်ဆိုရင်နော်ကဲအတူမချုပ်တော့ဘူးဖတ်လိုက်တော့မယ်ကန်တဖက်ဂါဒရာပြည်သို့ရောက်တော်မူသောအခါနတ်ဆိုးဆွဲသောသူနှစ်ယောက်တို့သည်ထိုလမ်းကိုအပေသူမြတ်မသွားနိုင်အောင်အလွန်ကြမ်းကြုတ်စွာပြုတ်လျက်တင်းကြိုင်းတစားပြင်မှထွက်လာ၍ကိုတော်ကိုခီးဦးကြိုပြုတ်ပြီးလင်းဘုရားသခင်သားတော်ယေရှုကိုတော်သည်အကျွန်ုပ်တို့နှင့်အပေသို့ဆိုင်သည်။သူကလူတစ်ယောက်ထဲတာပေမဲ့သူကပြောတဲ့စကားအကျွန်ုပ်တို့နှင့်သူထံမှနတ်ဆိုးတွေအများကြီးဝင်နေတာ။နတ်ဆိုးတွေကစကားပြောနေတာ။နတ်ဆိုးတွေကအပြည့်အဝထိန်းချုပ်ထားတာ။စကားပြောတဲ့စကားပင်သူကထိန်းချုပ်ထားတာ။အချိန်မရောက်မီအကျွန်ုပ်တို့ကိုညင်ဆဲခြင်းကကြွလာတော်မူသလို။အော်ဟိရေလျှောက်ကြ၏။ဆိုတော့နတ်ဆိုးတွေကနောက်တစ်ချက်ကဘာနားလဲရလဲဆိုတော့နော်ကျွန်တော်တို့ကျွန်တော်နတ်ဆိုးနဲ့ပတ်သက်တဲ့ဇာလန်တွေကိုကျွန်တော်ဖတ်လိုက်တိုင်းမှာနတ်ဆိုးရဲ့သဘောတရားတွေအကုန်လုံးသိရတယ်။အဲ့တော့သင်ကသူတို့ရဲ့သဘောတရားကိုသိဖို့အတွက်စမ်းစာဖတ်ဖို့လိုတယ်။ Okay ။အဲ့တော့ဒီမှာဘာတွေ့ရလဲဆိုရင်သူကနော်သူတို့တရားနောက်ဆုံးသောနေ့ရက်ကာလမှာတရားဆင်မဲ့ခံရမဲ့အရာကိုသူတို့သိပြီးသားဖြစ်တယ်။အဲ့တော့သူတို့ကစီခံရမဲ့နောက်ဆုံးသွားရမဲ့နေရာကိုသိရသားနဲ့နော်ကန့်တဲ့လောင်နဲ့ငရဲမိအိုင်မှာသူသွားရမဲ့ဆိုတော့သိရသားနဲ့ဘာကြောင့်ဒီလိုလုပ်တယ်လို့လုပ်နေရလဲဆိုတော့သူတို့နဲ့အတူပါသွားဝင်တဲ့သူကခေါ်သွားတာဖြစ်တယ်နော်ဆွဲခေါ်ပြန်လုပ်နေတာဖြစ်တယ်ပြီးတော့ဒီလောကမှာနေတဲ့အချိန်မှာလဲဆုံးရှုံးခြင်းပျက်စီးခြင်းသူ့ရဲ့ဘက်တော်သားတွေဖြစ်ဖို့ပဲသူကလှုပ်ဆောင်နေတာဖြစ်တယ်ဆိုတော့အခုဒီလူရဲ့အသက်တာတွေမှာကြမ်းကြုတ်စွာပြုတ်တယ်နောက်တစ်ခုကနော်ကျွန်တော်တို့ဆိုတဲ့စကားကိုပြောတဲ့အရာတွေရှိတယ်ကဲထို့သူတို့နဲ့မနီမဝေးသောရဲ့နိုင်များစွာသောဝက်စုသည်ကြက်စားလဲရှိနတ်ဆိုးတို့သည်လဲကိုတော်သည်ကျွန်တော်တို့ကိုနှင်ထုတ်လျင်ထိုဝက်စုတဲ့သို့ဝင်ရပါမည်ကြောင့်ခွင့်ပေးတော်မူပါဟုတောင်းပန်ကြတော့သွားကြဦးမိန်တော်မူ၏နတ်ဆိုးတို့သည်ထွက်၍ဝက်ထဲသို့ဝင်သည်ဖြင့်ဝက်စုရှိမြသည်အိုင်ကန်းဆောက်ကိုတဟုန်တည်းပြေးဆင်း၍ရေ၌တည်ကြ၏ဆိုတော့အာဂါလိလဲအိုင်တွေကိုကြားပါလားဆိုတော့တောင်ကျောမှာရှိတဲ့မြို့ရွာတွေဖြစ်တာအဲ့တော့နတ်ဆိုးတွေကဘယ်ထဲဝင်သွားလဲဟာဒီဝက်တွေထဲကိုဝင်သွားဆိုတော့နတ်ဆိုးဆိုတာကနော်ကျွန်တော်တို့ကိုခန္ဓာပြောနေเนาะတိရစ္ဆာန်တွေရဲ့เนาะတိရစ္ဆာန်တွေရဲ့အထဲကိုလည်းဝင်လို့ရတယ်ဆိုတာသဘောပေါက်ဖို့လိုတယ်အဲ့တော့ကျွန်တော်တို့ကသူ့ဘာသူနေတဲ့တိရစ္ဆာန်နတ်ဆိုးဖိတ်ခေါ်တဲ့တိရစ္ဆာန်မဟုတ်ပဲသူ့ဘာသူနေတဲ့တိရစ္ဆာန်တွေကိုတော့မှသူကနတ်ဆိုးကဝင်နိုင်တယ်ဆိုရင်ကျွန်တော်တို့ကနတ်ဆိုးကြိုက်တဲ့တဲ့ရာတွေကိုလုံမယ်ဆိုရင်နတ်ဆိုးကအမလီပျော်ပျော်ကြီးနဲ့သူကကခုံပြီးတော့ဝင်လာမှာဖြစ်တယ်เนาะဒါကြောင့်လဲနောက်ထပ်နတ်ဆိုးခုနကောင်တစ်ခါလည်းရောက်လာတယ်ဆိုတဲ့ရာကဘာမှထူးဆန်းတဲ့ကိစ္စမဟုတ်သူကတော့ဝင်လို့ရတယ်သူကပျော်ပျော်ကြီးဝင်မှာပဲเนาะချုပ်ချယ်လို့ရရင်သူကရသလောက်သူကချုပ်ချယ်မှာမဟုတ်ဒါကြောင့်ကိုယ့်ရဲ့မိသားစုထဲမှာကိုယ့်ရဲ့အသင်းတော်ထဲမှာကိုယ့်ရဲ့အမှုဆောင်လုပ်ငန်းထဲမှာမိမိရဲ့အသက်တာထဲမှာနတ်ဆိုးကိုအခွင့်အရေးမပေးဖို့လိုတယ် Okay ကဲတမန်တော်ခန်ကြီးနာ30ငွေ38မှာထိုအကြောင်းအရာဟူမူကားဘုရားသခင်သည်တန်ရှင်းသောဝိညာဉ်တော်နှင့်၎င်းတကိုးတော်နှင့်၎င်းနာဇရက်မြို့သားယေရှုကိုဗိသိက်ပေးတော်မူသည်ဖြင့်ထိုသူသည်ဘုရားသခင်အခွင့်တော်နှင့်ဂျေဇူးပြုလျက်မာနဲ့ညင်းဆဲသောသူအပေါင်းတို့အားချမ်းသာကိုပေးလျက်လှည့်လည်တော်မူ၏ဒီအားကိုဘယ်သူတွေကပြောနေတာလဲယေရှုခရစ်တော်နဲ့အတူရှိခဲ့တဲ့တမန်တော်တွေကပြောနေတာနော်ယေရှုခရစ်တော်အတူရှိခဲ့သူရဲ့တပည့်တွေကပြောနေတာထိုယေရှုခရစ်တော်အမှုဆောင်လုပ်ငန်းကိုမြင်ခဲ့တဲ့လူကြားခဲ့တဲ့လူတွေကပြောနေတာဘာပြောနေတာလဲယေရှုခရစ်တော်ဟာလူတွေကိုမာနဲ့ညင်းဆဲခြင်းခံတဲ့လူတွေအားလုံးကိုချမ်းသာပေးတယ်ဒါသူတို့သိတဲ့ယေရှုခရစ်တော်ရဲ့အမှုဆောင်လုပ်ငန်းဖြစ်တယ်သင်ရဲ့အမှုဆောင်လုပ်ငန်းကဘယ်လိုလဲ နော်ယေရှုခရစ်တော်မြင်နေတဲ့တရားမှုဆောင်လုပ်ငန်းလုပ်ငန်းဘယ်လိုလုပ်ငန်းမျိုးလဲနတ်ဆိုးနဲ့အဘေးယူလုပ်နေတဲ့လုပ်ငန်းလားနတ်ဆိုးတွေကိုနှင်ထုတ်ပြီးတော့လူတွေကိုလွတ်မြောက်ခြင်းနဲ့တသက်တာခြင်းပေးနေတဲ့အမှုဆောင်လုပ်ငန်းလားအဲ့ကျွန်တော်တို့ရဲ့အမှုဆောင်လုပ်ငန်းမှာဒီနတ်ဆိုးနဲ့ရင်ဆိုင်ရှင်းပြန်တိုက်လှန်နေရတယ်ဆိုတာမမေ့ပါနဲ့အိမ်အောင်ကွဲခြင်းတွေနောက်ကွယ်မှာလင်မယားတွေရန်ဖြစ်ခြင်းတွေနောက်ကွယ်မှာညီကိုအချင်းချင်းမတည့်ခြင်းတွေနောက်ကွယ်မှာအသင်းတော်တွေမှာကွဲပြားခြင်းတွေနောက်ကွယ်မှာလှုပ်ရှားနေတဲ့အရာတွေနော်လူတွေမွေးဆွေးဘဝကိုမစွန့်လွတ်နိုင်တဲ့အရာတွေငွေချေးချုံနောက်မှုခံရတဲ့အရာတွေဟိုတခါရုံရင်းကြမ်းတမ်းတဲ့အရာတွေဖြစ်နေတဲ့အရာတွေတခါဒေါသအမျက်ထွက်တဲ့အရာတွေဖြစ်ဟိုမျိုးစုံသောအပြစ်တင်ခြင်းနဲ့ညှဉ်းဆဲခြင်းမျိုးစုံသောအရာတွေကျွန်တော်ခရစ်ယာန်ကြားထဲမှာကျွန်တော်မယုံကြည်သူတွေပြောနေတာမှာခရစ်ယာန်နေထဲမှာဖြစ်နေတဲ့အရာတွေကိုပြောနေတာနတ်ဆိုးကအင်တာမနေရာရလဲရှိတယ်ဒီနေ့ဖျားသခင်ဖြစ်ဆွေခြင်းတဲ့အရာတွေတရှင်းသောဝိညာဉ်တော်ရဲ့မဆွာခြင်းကိုအမိပြုနော်ကျွန်တော်အမိပြုပြောထို့ဝိညာဉ်တော်တကူအားဖြင့်လူတွေကိုလူချင်းချင်းသာပေးဖို့ဖျားရှင်အလိုရှိတယ်နောက်တကောခန်းကြီးလေးအငယ်20ရာဒီလိုပြောတယ်အကြောင်းမူကားဘုရားသခင်နိုင်ငံတော်သည်စကား၌တည်သည်မဟုတ်တကော၌တည်ဒါကြောင့်ပေါ်လူကပြောလဲဆိုတော့ငါဟောပြောတဲ့စကားတွေကလည်းလူရဲ့ဉာဏ်လူရဲ့အစွမ်းတတ္တိနဲ့လူရဲ့ပညာနဲ့သွေးဆောင်နေတဲ့တရားဟောချက်တွေမဟုတ်ဘူးရဲ့ငါရဲ့တရားဟောတဲ့ရာသရှင်သောဝိညာဉ်တော်တကောနဲ့ငါဟောနေတာဖြစ်တယ်ဟာလေလုယာနေ့တည့်ရက်တရားဟောချက်ကနေ့ Sunday တစ်ပတ်တစ်ခါဟောဖို့လိုအပ်လို့ကိုယ့်ရဲ့အလုံးလုံနေကြအလုံးမို့လို့ထပြီးတရားဟောတာလားဒါမှမဟုတ်ရင်ဘုရားသခင်တကောတော်ကိုဆစ်လို့တော့နှုတ်ကပတ်တော်လားကျွန်တော်တို့ကဘာလို့ကြားပြီးလူတွေကလွတ်မြောက်သလားဒါအရေးကြီးတယ်နော်တရားဟောကောင်းခြင်းမကောင်းခြင်းရဲ့နော်တကယ်အသတ်မှတ်ရတဲ့အရာတခုကဘာလဲဆိုလူတွေလွတ်မြောက်သလားဒါအရေးကြီးတယ်လူတွေလွတ်မြောက်သလားအသင်းတော်ကကျွန်တော်အမှုတော်ဆောင်နေတင်းအောင်ဆရာတွေဖြစ်တယ်ကျွန်တော်အသင်းသားတွေလွတ်မြောက်ပြီလားတို့မှချုံတော်ခြင်းမျိုးစုံရှိတယ်စင်းချရေးလိုက်အကုန်လုံးချုံတော်ခြင်းတွေမျိုးစုံခံနေရတယ်တခုမဟုတ်တခုလူငယ်ကလူငယ်လျောက်ချို့ကမမချုံတော်ခြင်းမခံရဘူးလို့ပြောပေးမှတခါလေဖုန်းနဲ့ဖုန်းထဲမှာရှိတဲ့ညင်ခွင်းတွေအမြဲချုံတော်ချင်းခံရလို့တပုံကြီးရှိတယ်။အများကြီးပဲကျွန်တော်တို့ဒါ series side ဝင်ရခဲ့တာကအပိုင်း၈တောင်ရောက်လာပြီ။အပိုင်း၁ကနေ9တိအကုန်လုံးဖတ်ကြည့်လိုက်အကုန်လုံးချုံတော်မှုကလွတ်မြောက်အောင်ဟောခဲ့တဲ့တရားဟောချက်တွေကြီးပဲ။တော့ကျွန်တော်တို့ရဲ့အမှုဆောင်လုပ်ငန်းတွေကျွန်တော်တို့ရဲ့ပြောတဲ့စကားတွေကျွန်တော်တို့ရဲ့တင်ကြားမှုတွေကျွန်တော်တို့ရဲ့ဆိုတဲ့သချင်းတွေကျွန်တော်တို့တီးတဲ့ music တွေတော့ကျွန်တော်တို့ရဲ့ပေးကမ်းဝေမျှခြင်းတွေဟာလေကျွန်တော်တို့ရဲ့သူတစ်ပါးကိုနော်အနာရောဂါကနေကျန်းမာရေးဆွေးနွေးဆူတောင်းတဲ့နေရာတွေအားလုံးကဘုရားရှင်တကိုးတော်ထင်ရှားမဲ့နေရာတွေဖြစ်တယ်။အဲ့တကိုးထဲမှာပဲဘာပဲရာကဖြစ်လာတယ်ဘုရားရှင်နိုင်ငံတော်တည်ထောင်ခြင်းဆိုတာဖြစ်လာတာဒါကြောင့်ခရစ်ယာန်မှာဘာသာဆွဲဆိုတာမရှိဘူးခရစ်ယာန်ဆိုတာကလွတ်မြောက်ခြင်းကိုပေးတာဖြစ်တယ်ဟာလေလုယာနော်ကျွန်တော်တို့ကဘာသာတရားတွေကိုသွတ်သွင်းတာမဟုတ်ခရစ်တော်နဲ့မိတ်ဆက်ပေးလိုက်တာဘာအဖြစ်နဲ့တကိုးအဖြစ်အဲ့လူရဲ့တရားမှာကြုံတွေ့နေတဲ့ချုံတော်ကြီးကလွတ်မြောက်သွားတဲ့ခါမှာသူဘသူ့ကိုတွေ့သွားတယ်ထို့လွတ်မြောက်ခြင်းပေးသောသခင်ကြီးဟူသောယေရှုခရစ်တော်ကိုတွေ့သွားတယ်အဲ့ဒီကိုတော့ဘယ်ကစီစဉ်သွားလဲကျွန်တော်တို့အသက်တာတွေကစီစဉ်သွားတယ်ကျွန်တော်တို့အမှုဆောင်လုပ်ငန်းတွေကစီစဉ်သွားတယ်ကျွန်တော်တို့ရဲ့ဇကာတွေကစီစဉ်သွားကျွန်တော်တို့တရားဟောချက်တွေကစီစဉ်သွားတယ်ဟာလေလုယာနောက်ယေရှုပြောတဲ့ဇကာလေးမမေ့စေခြင်းငါသည်ဘုရားသခင်ဝိညာဉ်တော်ကိုအမိပြုရဲ့နတ်ဆိုးတို့ကိုနှင်ထုတ်သည်မှန်တယ်ဒါကြောင့်ယေရှုခရစ်တော်ကသရှင်သောဝိညာဉ်တော်ကိုမင်းတို့မရသေးပဲနဲ့ဘယ်မှမသွားနိုင်ဘူးသူကတပည့်တော်တွေကိုတမန်တော်ဝတ္ထုခန်းကြီးတက်မှာမှာစောင့်နေကြပါယေရုရှလင်မြို့မှာသရှင်သောဝိညာဉ်တော်တက်ရောက်လာလိမ့်မယ်ဝိညာဉ်တော်ရောက်လာရင်ဘာဖြစ်မလဲတကိုးကိုရမယ်တကုတ်ကိုရရင်ဘာဖြစ်မလဲတက်သေးဖြစ်မယ်ငါရဲ့တက်သေးဖြစ်မယ်ဟာလေလုယာဒါကြောင့်မလို့ဒီမာကုပဲဖက်ဖက်ချာချာလူကာပဲဖက်ဖက်ဖက်ဖက်မဿဲပဲဖက်ဖက်ကျွန်တော်တွေ့ရမယ့်အရာတွေကမင်းတို့ကငါပေးတဲ့အခွင့်အာဏာကနတ်ဆိုးတွေကိုနှင်ထုတ်နိုင်တဲ့အခွင့်အာဏာဖြစ်တယ်လို့ယေရှုခရစ်တော်ကပြောခဲ့တာဖြစ်တယ်မာကုခန်းကြီး16မှာဆိုရင်အငယ်16မှာဘယ်လိုရေးလဲယုံကြည်သောသူတို့၌ဖြစ်အပ်သောနမိတ်လက္ခဏာဟုမူကားသင်ယုံကြည်သူလားသင်ယုံကြည်သူဖြစ်တယ်ဆိုရင်ကျွန်တော်အမှုတော်ဆောင်ပြောနေတာမဟုတ်လို့ဒီနေရာမှာနော်ဒီတော့မှဒီလိုမရေဘူးတင်းအုပ်ဆရာတို့နဲ့ဖြစ်ရတော့နမိတ်လက္ခဏာတို့လည်းမရေဘူးနော်ကျန်းစာတင်တဲ့ဆရာတွေနဲ့အေဝံဂေလိဆရာတွေမှာဖြစ်ရမယ့်နမိတ်လက္ခဏာတို့မရေဘူးယုံကြည်သောသူတို့နဲ့ဖြစ်ရတော့နမိတ်လက္ခဏာဟုမူကားငါ၏နာမကိုအမိပြု၍နတ်ဆိုးတို့ကိုနှင်ထုတ်ကြလက်တဲ့ထူးခြားသောဘာသာစကားမျိုးတို့ကိုပြောကြလက်တဲ့ညမှာထူးခြားတဲ့ဘာသာစကားလို့ပြောထားပြီးဆိုကြတဲ့ကသရှင်သောဝိညာဉ်တော်တမန်တော်ဝတ္ထုခန်းကြီးနှစ်မှာတက်ရောက်တဲ့အတွေ့အကြုံကိုပြောနေတာဖြစ်တယ်နတ်ဆိုးကိုနှင်ထုတ်နိုင်တဲ့တကောအခွင့်အာဏာဘသူပေးတာယေရှုခရစ်တော်ပေးတာဘသူတွေကိုပေးတာလဲယုံကြည်သူတွေကိုပေးတာဒါဆိုရင်နတ်ဆိုးကိုနင်ထုတ်နိုင်တဲ့အခွင့်အာဏာနဲ့သရှင်သောဝိညာဉ်တော်ကိုရရှိမဲ့အဲ့ဒီအခွင့်အရေးဟာနော်ဘသူတွေမှာဖြစ်လဲပြောရမယ်ဆိုရင်အဲ့ဒီနှစ်ခုကိုရဖို့ရန်အတွက်နော်ဆက်ဖတ်မယ်ဆိုတော့ရှိသေးတယ်နော်ဒါပေမဲ့ဒီຢာလေးပဲပြောအောင်အခုသရှင်သောဝိညာဉ်တော်ကိုလက်ခံရခြင်းဆိုတော့ဒီနော်ထူးခြားသောဘာသာစကားမျိုးဆိုရတာသရှင်သောဝိညာဉ်တော်တက်ရောက်တဲ့အချိန်မှာဘာဖြစ်တာလဲသရှင်သောဝိညာဉ်တော်လက်ခံတဲ့အချိန်မှာဝိညာဉ်တော်ပေးတဲ့ဘာသာစကားဖြစ်တယ်သတ္တရှင်သောဝိညာဉ်တော်ရရှိခြင်းပြီးတော့သတ္တရှင်သောဝိညာဉ်တော်ကိုအမိပြုပြီးတော့ဘာလုပ်တာလဲနတ်ဆိုးကိုနင်ထုတ်တာเนาะဘုရားရှင်နာမကိုအမိပြုပြီးတော့နတ်ဆိုးကိုနင်ထုတ်တယ်သတ္တရှင်သောဝိညာဉ်တော်ရဲ့ပေးတဲ့တကောအဖြစ်နတ်ဆိုးကိုနင်ထုတ်တယ်ဆိုတော့အဲ့ဒီနမိတ်လက္ခဏာဖြစ်ဖို့ရန်အတွက်လိုအပ်တဲ့အရည်ချင်းကဘာလဲဒီကျမ်းစာထဲမှာလိုအပ်တဲ့အရည်ချင်းကဘာလဲယုံကြည်သူဖြစ်ဖို့ပဲလို့ ။ဒါကြောင့်ကျွန်တော်ရဲ့မိကုံးကပါလဲဆိုတော့သင်ယုံကြည်သူတကယ်ဖြစ်ပြီလား။ယုံကြည်သူဖြစ်တယ်ဆိုရင်နတ်ဆိုးကိုနိုင်ရတဲ့အခွင့်ကိုဘုရားရှင်ပေးပြီးသားဖြစ်တယ်။အဲ့တော့ကို့မှာအဲ့ဒီအခွင့်အာဏာကြီးကိုပေးထားတာကိုကျမ်းစာထဲမှာပြောထားပြီးသားဖြစ်ရသားနဲ့ကျွန်တော်တို့ကနတ်ဆိုးရဲ့အလေလာထဲမှာသွားပြီးကျင်လည်ပြီးတော့နတ်ဆိုးရဲ့ညှင်းပန်းနှိမ့်ဆက်ကြုံခံနေဆိုရင်တော်တော်ကိုဒါနော်သဘောကောင်းတဲ့ခရိယန်လို့ပြောရမယ်သဘောပဲနော်စကားလှလှနဲ့ပြောတာအမှန်တော့တော်တုံးတဲ့ခရိယန်လို့ပြောခြင်းလားကျွန်တော်တို့ဘာကြောင့်ဆုံးရှုံးခံပါလဲနတ်ဆိုးရဲ့လက်ထဲမှာဖျားသခင်အောင်ခြင်းကိုပေးပြီးအခွင့်အာဏာကိုပေးပြီးနတ်ဆိုးနိုင်ရတဲ့အခွင့်ကိုပေးပြီးလူကဆက်ဆက်ကိုမှဆိုရင်သင်တို့ဒီမွေကင်းပြီးကောက်တုတ်ကိုနိုင်ရတော့အခွင့်နဲ့ရန်သူများကိုနိုင်ရတော့အခွင့်တကူကိုငါပေးပြီ။ကြဲတော့ကျွန်တော်နောက်ဆုံးကျမ်းစာလေးဖတ်ပြီးတော့အဆုံးသတ်ချင်တယ်နော်။ဒီကိစ္စကတော့ပြောမယ်ဆိုပြီးမှမဟုတ်ဘူး။ဒါပေမဲ့လည်းကျွန်တော်တို့မှရှိတဲ့အခွင့်အာဏာကိုသဘောပေါက်ပြီးတော့နတ်ဆိုးရဲ့နီးလန်းတွေကိုလည်းသဘောပေါက်ပြီးတော့နော်။အဲ့လန်းထဲမှာမလျှောက်ဘဲနဲ့ဘုရားသခင်ကိုစက္ကန့်အနှံ့ပြီးတော့တက်တာမှာတန်ရှင်းတော့တက်တာကိုသွားမယ်ဆိုရင်လွတ်မြောက်ချင်ကြမယ်ဆိုရအောင်ဒီနေ့သင်တိသွားရင်ကျွန်တော်ဒီနေ့နှုတ်ကပတ်တော့ဟောရရာဖြစ်တဲ့ကောင်းကြီးဖြစ်မယ်လို့ယုံကြည်တယ်လွတ်မြောက်မယ်လို့ယုံကြည်တယ်အဲ့တော့အရေးကြီးတဲ့ကျမ်းစာတချို့ဖတ်ချင်တယ်တမန်တော်ဝတ္ထုခန်းကြီး9ငွေ16ပတ်လည်ဝင်းကျင်တိုင်းရှိတော်မြို့ရွာသူရွာသားအပေါင်းတို့သည်အနာဆွဲသောသူနတ်ဆိုးညင်းဆဲသောသူတို့ကိုဆောင်ခဲ့လျက်ယေရုရှလင်မြို့သို့စုဝေးလာကြ၍ထိုလူနာအပေါင်းတို့သည်အနာကင်းလို့ခြင်းသို့ရောက်ကြ၏ပထမအဦးဆုံးအသင်းတော်တွေမှာအမှုဆောင်ခဲ့တဲ့အမှုတော်ဆောင်တွေဘာလုပ်လဲနတ်ဆိုးနှင်ထုတ်ပြီးတော့အနာရောဂါငြိမ်းစေကျွန်တော်ပြောပြီးတော့အနာရောဂါနဲ့နတ်ဆိုးနဲ့ကအမြဲတမ်းလိုလိုဒွန်တွဲနေလေးရှိတယ်အားလုံးတော့မဟုတ်တိုင်းပဲတော်တော်များများနောက်ကျွန်တော်တို့ယေရှုခရစ်တော်ရဲ့အသက်တာပဲဖြစ်ဖြစ်နောက်ခြားသောကျွန်တော်အသင်းတော်ရှေးဦးကနေဦးအသင်းတော်တွေရဲ့ပတ်သက်တဲ့ຢာတွေပဲဖြစ်ဖြစ်နောက်ကျမ်းစာတွေဖတ်လိုက်မယ်ဆိုရင်နတ်ဆိုးနဲ့ဆိုင်တဲ့ຢာသတိပေးချက်တွေကျင်ဆက်ခိုင်းတဲ့ຢာတွေစီတာခိုင်းတဲ့ຢာတွေနှင်ထုတ်ခိုင်းတဲ့ຢာတပုံရှိတယ်အဲ့တော့ကျွန်တော်တမန်တော်ဒုခန်းကြီးရှေ့ငယ်ခုနှစ်ကိုဖတ်ချင်တယ်ကျန်တဲ့ຢာတွေတော့ကျွန်တော်ကျမ်းညွန်ပဲပေးမယ်အကြောင်းမူကားနတ်ဆိုးဆွဲသောသူများတို့အထက်မှာနတ်ဆိုးသည်ပြင်းစွာသောအတန်နှင့်အော်ဟစ်လက်ထွက်သွားကြ၏တမန်တော်ဝိတုကန်ကြီးရှင်ငယ်ခုနှစ်မှာကိုမလုံနိုင်သောသူချေမစွမ်းသောသူအများတို့သည်လည်းဗဂရီအဖြစ်သို့ရောက်ကြ၏ဘယ်အချိန်မှာရောက်တာလဲနတ်ဆိုးကထွက်သွားတဲ့အချိန်မှာမာကုစ16 19 20မှာလဲနော်နတ်ဆိုးကိုနှင်ထုတ်တဲ့အရာကိုအဓိကနော်ပြောတယ်နောက်ရောက်ကိုခန်းကြီးလေးငယ်ခုနှစ်မှာမာနက်ကိုစီတာဖို့ဆိုတဲ့အရာကိုပြောတယ်အေဖက်ခန်းကြီးလေးငယ်29မှာဆိုရင်ဒါ legal ground လို့ခေါ်တယ်နော်နတ်ဆိုးကိုကိုယ့်ရဲ့တက်တာထဲမှာတရားဝင်ခွင့်မပေးမိစင်တယ်ဆိုတဲ့အရာတစ်ပေခန်းကြီးငါငယ်ရှစ်မှာဆိုရင်ကျွန်တော်တို့ကမအိပ်ပဲစောင့်နေပါသတိရှိပါအမြဲသတိရှိပါမအိပ်ပဲစောင့်နေပါဆိုတာကတစ်ချက်မှသတိလက်လွတ်လို့မရဘူးဟယ်လိုနော်တစ်ချက်မှသတိလက်လွတ်လို့မရဘူးယုံကြည်သူတွေကိုပြောနေရနော်ဟောတော့ချင်သေးကဲဆိုအပေသူကိုဝါမျိုးရမလဲစောင့်နေတယ်ဆိုတဲ့အရာနော်သတိပေးထားတယ်နှစ်ကောခန်းကြီးနှစ်ငယ်ဆက်တက်မှာဆိုရင်နော်ငါတို့ဟာတဲ့နော်စာတန်ရဲ့အကြံစီတွေကိုသိကြတယ်ငါတို့ကစာတန်ရဲ့အကြံစီတွေကိုသိကြတယ်စာတန်ရဲ့နီးလန်းနေရပါလေကျွန်တော်သိရမယ်။ဟုတ်ကဲ့ယုံကြည်သူမှန်သိရမယ်။အခုသိစေကျွန်တော်ဒီနှုတ်ကပတ်ကိုဟောတာဖြစ်တယ်။အသိပြီဆိုဘာလုပ်လို့ရလဲ။စီတာလို့ရပြီ။ရှောင်လို့ရပြီ။ကွယ်ကာလို့ရပြီ။နှင်းထုတ်လို့ရပြီ။အာမင်။အဲ့တော့ဇုံတရားရဲ့တက်တာထဲမှာနတ်ဆိုးရဲ့အလေလာတွေတွေ့ရတယ်ဆိုရင်သင်ဟာခရစ်တော်ရဲ့နာမကိုအမိပြုပြီးနတ်ဆိုးကိုရဲရဲနှင်းထုတ်ပါ။ကျွန်တော်ရဲ့အတွေ့အကြုံတွေမှာဆိုရင်တော့ယုံကြည်သူတော်များများကနော်နတ်ဆိုးဆွဲရဖြစ်ပြီးဆိုရင်ဆရာလာပါအောင်ဆိုပြီးအရင်ဆုံးပြေးခေါ်လေးရှိတယ်။ဖြစ်ချင်တော့ကျွန်တော်တို့တစ်ခေါက်ကြုံဘူးတယ်နော်။ကျွန်တော်နဲ့နောက်ထပ်ကျွန်တော်ရဲ့မိတ်ဆွေဆရာတချို့ပေါ့။နာမည်တော့မပြောတော့ပါနော်။အဲ့ဒီမှာဒီဆရာကတော့အမှုတော်ဆောင်ဖြစ်တာတိတ်မကြသေးဘူး။ဒါနဲ့ဖြစ်ချင်တော့ကျွန်တော်တို့เนาะဒါစင်ကူမှာရှိတဲ့ချိန်တုန်းကပေါ့။အဲဒီတော့တပါးဒါခေါ်တဲ့ခါကျတော့ကျွန်တော်တို့သွားကြတာပေါ့เนาะသွားတော့ကျွန်တော်ကတော့ဒါဧည့်သည်ကိုလိုက်ပို့တဲ့ပုံစံမျိုးနဲ့ပဲသွားတယ်။အမှုတော်ဆောင်မိသားရအနေနဲ့သွားတာပေါ့။ဝင်ရောက်တဲ့ခါကျတော့တခါလေတရားဟောတဲ့ဆရာကเนาะတရားဟောပြီးတော့ဖြစ်ချင်တော့အရှိမထွက်ဆက်ခဲ့တဲ့လူကတယောက်ကနတ်ဆိုးထပြီးတော့အမတောင်းကျမ်းပါလေရောเนาะနတ်ဆိုးကသူ့ထဲမှာ process ဖြစ်နေတာဟုတ်။ဆိုတော့ manifestation ကဝင်လာတော့တခါလေတောင်းကျမ်းပါလေတော့အဲ့ဒီမှာအရှိအော်တာကောကျမ်းပြန်ပါဆိုတော့ဆော့ဆော့တရားဟောတဲ့ဆရာဘာလို့မသိဘူးခုံစွာခုံစွာနေနော်ဆိုတော့ကျွန်တော်သူ့ကိုကြည့်ပြငါနတ်ဆိုးကိုတိတ်ကြောက်စရာမလိုဒီဆရာကိုဒီဆရာကိုနော်အားလုံးကကြောက်အောင်ပုံတော်ဖြစ်နေပြီလို့တော့စိတ်ထဲမှာတွေးပြီးတယ်ဆိုတော့နတ်ဆိုးလှုပ်ရှားတာကသူ့ဟာသူ့အောက်မှာလဲပြီးတော့တခါတည်းလှက်ပက်လှက်ပက်ယုံလောက်ပဲဒီဆရာကကျတော့တခါတခါလုံးပတ်ပြေးနေတာတခါဘယ်ကယူလာမှန်းမသိတဲ့ရေနဲ့တခါတည်း holy water ဆိုပြီးတခါဖြန်းလိုက်ထွက်ပြေးသွားလိုက်နဲ့နတ်ဆိုးကိုကြောက်နေတာဆိုတော့နောက်ဆုံးကျတော့နော်ကျွန်တော်မနေနိုင်တော့ဘူးနော်ဝင်ပြီးတော့တခါလေနတ်ဆိုးကိုနှင်းထုတ်တာပေါ့နော်ဆိုတော့တခါလေခရစ်တော်ရဲ့နာမဖြင့်ရေရင်တခါလေနတ်ဆိုးထွက်ဆိုပြီးတော့တခါလေသူရဲ့နတ်ဆိုးနှင်းထုတ်တဲ့ဒီ process တွေပေါ့နော် very simple ပါပဲအရန်ယူရှင်းတဲ့အရာလေးပဲကျွန်တော်လှုပ်ဆောင်လိုက်တဲ့အခါမှာနတ်ဆိုးကထွက်သွားတယ်ဆိုတော့တခါဒီမှာကျွန်တော်တို့အားကိုးတဲ့ဆရာတွေကလည်းနော်သူတို့ကရှိတဲ့အခွင့်အာဏာကိုသဘောမပေါက်တဲ့လူတွေဖြစ်နေတတ်တယ်အဲ့တော့ကျွန်တော်ပြောပြမယ်ယုံကြည်သူတွေဒီနှုတ်ကပတ်တော်ကိုကြားတဲ့အခါမှာကျွန်တော်တို့က holy deal လို့အားကိုးနေဖို့မဟုတ်ဘူး ခရစ်တော်ကိုအားကိုးပါတန်ရှင်သောဝိညာဉ်တော်ကိုအမိပြုပါသင်ဟာနတ်ဆိုးကိုနင်းတော့နိုင်တဲ့ခွင့်အာဏာကိုပေးထားပြီးသားဖြစ်တယ်။နောက်တစ်ခုကဖျားသခင်တို့ရဲ့အသက်တော်အနံ့မှာမာနနဲ့တင်းစီရထွက်သွားလိမ့်မယ်။အဲ့တော့ယေရှုခရစ်တော်နဲ့မာနနဲ့တွေ့ဆုံတဲ့ဒီအဖြစ်အပျက်လေးကိုလုံးဝမမေ့ပါနဲ့။သူကတွေ့ဆုံတဲ့အခါတိုင်းမှာယေရှုခရစ်တော်ကနှုတ်ကပတ်တော်ကိုပဲအခြေပြုတယ်။ဖျားသခင်အလိုတော်ကိုပဲဝန်ခံတဲ့အခါမှာမာနကဆက်ပြီးတော့တွေ့ဆုံလို့မျိုးထွက်သွားတယ်။အဲ့တော့ဒီမောင်နဲ့ operation ဆိုတာယေရှုခရစ်တော်ရဲ့အသက်တာထဲမှာရောက်မလာတော့ဘူး။သွားထွက်သွားတယ်အဲ့တော့ကျွန်တော်ရဲ့အသက်တာထဲမှာဒီမောင်းနဲ့ operation လို့ပြောတဲ့နတ်ဆိုးရဲ့ဖိနှိပ်မှုချုပ်ချယ်မှုတောက်ရှက်မှုမရောက်လာဖို့ရန်အတွက်လောအမယာကဖျားရှင်ကိုအပြေဝဝန်ခံအနှံ့ခြင်းဖြစ်တယ်အေဖက်ခန်းကြီး1ငွေ19မှာဒီလိုရေးတယ်ခတ်သိမ်းသောအထွတ်မြတ်အာနာဆက်တကူအစိုးရခြင်းမှာဆာ၍ယခုဘဝနောင်ဘဝ၌ခေါ်ဝေါ်တမုတ်သောဘွဲ့နာမအလုံးစုံတို့အထက်ကောင်းငင်အရ၌မိမိလက်ရတော်ဘက်မှအလွန်မြင့်မြတ်သောနေရာကိုခရစ်တော်အားပေးတော်မူ၍ဆိုတာခရစ်တော်ရတဲ့အခွင့်အာဏာကိုပြောနေတာဖြစ်တယ်အဲ့ခွင့်အာဏာဘာထက်ပိုမြင့်လဲခတ်သိမ်းသောအထွတ်မြတ်အာနာဆက်တကူဘာတွေကိုပြောနေတာလဲမာနရဲ့တကူတွေကိုပြောနေတာမာနရဲ့နေဘယ်ကိုပြောနေတာဖြစ်တယ်မာနရဲ့အခွင့်အာဏာမာနရဲ့တကူအလုံးထက်ခရစ်တော်ရဲ့အခွင့်အာဏာနဲ့တကူဟာကြီးမြတ်တဲ့အမြင့်ဆုံးအရာမှရှိတယ်ဒါကြောင့်ကျွန်တော်တို့ရဲ့မိခိုသောကျွန်တော်တို့မိခိုသောနာမသည်အမြင့်ဆုံးသောနာမဖြစ်လို့ဆိုမမေ့ပါနဲ့အေဖက်ခန်းကြီး6ငယ်17 17မှာလည်းသတိပေးထားပါတယ်ဒါနောက်ဆုံးကျမ်းပိုက်ဖြစ်တယ်မာနရဲ့ပရိယေတို့ကိုစီးတားနိုင်ပြီကြောင်းဘုရားသခင်ပြင်ဆင်တော်မူသောလက်နက်ဆောင်ကိုဝတ်ဆောင်ကြတော့အကြောင်းမူကားငါတို့သည်အသွေးသားရှိသောယန္တုတို့နှင့်ဆိုင်ပြန်တိုက်လံရကြသည်မဟုတ်အထွတ်မြတ်တို့နှင့်၎င်းအာနာဆက်တို့နှင့်၎င်းလောကီမောင်မနှင့်အစိုးတရားပြုလုပ်သောမင်းတို့နှင့်၎င်းမိုးကောင်းငင်၌နေသောနတ်ဆိုးတို့နှင့်၎င်းဆိုင်ပြန်တိုက်လံရကြ၏အဲ့ကျွန်တော်တို့နော်သစီတီသင်တော်ပဲဖြစ်ဖြစ်ခေါနာဆုံးသင်တော်ပဲဖြစ်ဖြစ်ကျွန်တော်စင်ဦးမှာအမှုဆောင်ခဲ့တဲ့အချိန်ပဲဖြစ်ဖြစ်နှစ်တိုင်းလို့လို့ဆိုတော့မိမိရဲ့သက်တာကိုစက္ကန့်အနှံပြီးတော့ဒီခါလေယေရှုခရစ်တော်ကိုယုံကြည်လာတဲ့လူတွေအများကြီးရှိတာပေါ့ဆိုတော့ဒီခါလေကျတော့နော်တရားဟောတဲ့တပုတ်နဲ့လူတွေကစက္ကန့်အနှံတာလည်းရှိတယ်ဆိုတော့ကိုကအဲ့ချိန်မှာသင်ငန်းဆိုင်လည်းမပေးရသေးဘူးရင်းချင်းလည်းမခံရသေးဘူးအခုမှသူကပြောရမယ်ဆိုရင်ချက်ချင်းကြီးဆိုသလိုသူမယုံကြည်သူဘဝကနေပြီးတော့ခရစ်တော်ကိုယုံကြည်လက်ခံမှုဆက်ကတ်တယ်ကာဆူတောင်းပေးတဲ့ခါမှာသာရှင်သောဝိညာဉ်လှုပ်ရှားခြင်းအပြင်တပြိုင်နက်ထက်မှာပဲအဲ့ဒီ outer core area မှာပဲတစ်ခါလဲနတ်ဆိုးရဲ့ manifest ပေါ့နတ်ဆိုးထင်ရှားခြင်းနတ်ဆိုးလှုပ်ရှားခြင်းသူ့တက်တာတွေမှာတစ်ခါလဲဆရှိလာတယ်ဘာကြောင့်လဲဆိုတော့သူကနော်ယေရှုခရစ်တော်ကိုခေါ်ဖိတ်လက်ခံပြီးဆိုတော့ခရစ်တော်ကိုခေါ်ဖိတ်ကြိုဆိုတဲ့လူတယောက်ရဲ့အသက်တာမှာနတ်ဆိုးကဘယ်လိုမှအော် process ဆိုတဲ့သူပိုင်ဆိုင်မှုဆိုတာဘယ်လိုမှမဖြစ်သူကထွက်ကိုထွက်ရတော့မှာโอเคနောက်မှသူကအပြင်ကနေပြန်ပြီးတော့ဟိုသူကချုံနောင်မှုတစ်ခါလဲသူ့လမ်းထဲကိုဆွဲခေါ်ဖို့လုပ်တာဒါတပိုင်းဖြစ်သွားပြီအခုလောလောဆယ်တော့ခရစ်တော်ကိုခေါ်ဖိတ်လက်ခံပြီးတော့နောက်ခရစ်တော်ကိုကိုယ့်ရဲ့အသက်တော်အနှံမှုလုပ်တဲ့လူတယောက်ရဲ့အသက်တော်မှာနတ်ဆိုးကထွက်ရတော့တာပဲအဲ့တော့ဘာဖြစ်လဲညာသောအဖြစ်ကျွန်တော်တို့ order call တွေမှာထွက်ဆက်ခဲ့တဲ့အချိန်မှာကျွန်တော်တို့နှစ်တိုင်းလို့လို့နော်အခုနောက်ပိုင်းဆိုရင်ပြီးခဲ့တဲ့ဒီ2020ဆိုရင်လာတိုင်းလို့လို့မှာ2019အလေလောက်ကစလာတိုင်းလို့လို့မှာเนาะဒါရင်းနှီးချင်းမင်္ဂလာပွဲရှိလာတယ်ဆိုတော့ယုံကြည်သူအတိတ်တွေအများကြီးဖြစ်လာတဲ့အခါမှာဘာတွေတွေ့ကြုံနေတွေ့ရလဲဆိုတော့လာတိုင်းလို့လို့မှာနတ်ဆိုးနှင်ထောရတဲ့တွေ့ကြုံတွေတွေ့လာရတယ်အဲ့တော့များသောအားဖြင့်เนาะကျွန်တော်တို့လည်းဒီလောက်ထိတရားဟောဒီလောက်ထိသွန်သင်တဲ့ကြားတွေကယုံကြည်သူတွေကသူကဆရာတွေကိုပဲအားကိုးကျင်တဲ့စိတ်ကမပြောက်အဲ့တော့ကျွန်တော်တို့ကဘာလုပ်ရလဲဆိုတော့ကဲလာ10လီတာတွေလာကဲလာ3လီတာတွေလာဆူတောင်းပေးနတ်ဆိုးနှင်ထောတခါလေနတ်ဆိုးနှင်ထုတ်တဲ့အလေးအကျင့်ပေါ့နော်အတွေ့အကြုံတွေကျွန်တော်တို့မျှဝေတဲ့သဘောမျိုးတွေလောက်ရတယ်တင်ပေးတဲ့အရာတွေလက်တွေ့တင်ပေးတဲ့အရာတွေလောက်ရတယ်ဆိုတော့အဲ့ခါကျတော့တို့ကနာယေရှုနာမောက်ခါလေပြောလို့နှင်ထုတ်နတ်ဆိုးရထွက်သွားတဲ့ခါမှာဟာငါဆူတောင်းတဲ့ခါမှာနတ်ဆိုးနှင်ထုတ်ပါလားနော်ငါမှုတော်ဆောင်ဆရာမဟုတ်ဖွယ်နဲ့ကြီးစံငါဆူတောင်းတဲ့နတ်ဆိုးနှင်ထုတ်ပါလားဆိုတော့တို့ကတကယ်အားတက်သွားပြီးတော့နောက်ကျတော့တခါလေတို့နော်ဒီလိုမျိုးအတွေ့အကြုံတွေကြုံလာတဲ့ခါမှာအာဆရာကြီးလာပါအောင်ဆိုတာတွေတိတ်မခေါ်တော့တို့ကိုယ်တိုင်တခါလေဟန်တယ်လောက်တဲ့အရာအများကြီးတွေ့လာရတယ်ဆိုတော့ကျွန်တော်တို့နှုတ်ကပတ်ဝင်ခဲ့တဲ့ຢာတွေဖြစ်တဲ့ inner healing တွေကအစနော်အာကျွန်တော်ခြင်အောင်မှုကလွတ်မြောက်တဲ့ຢာတွေခွင့်လွှတ်ခြင်းတွေအစအားလုံးဟာကျွန်တော်ပြောပြမယ်ယုံကြည်သူအချင်းချင်းတယောက်နဲ့တယောက်တိဆောက်ဖို့ရတဲ့ဘုရားရှင်ဆန္ဒရှိပါတယ်ဒီလိုပြောလို့ကျွန်တော်တို့အမှုတော်ဆောင်တွေဒီကိုမမိခွန်နဲ့လို့ကျွန်တော်လုံးဝပြောတာမဟုတ်ပါဘူးကျွန်တော်တို့ကတခါတည်းအမှုတော်ဆောင်တွေကိုအရင်မိခွန်ရင်းကနေပြီးတော့ကို့မှာရှိတဲ့အခွင့်အာဏာနဲ့ခွင့်တကိုယ်တွေကိုမေ့လျော့တက်လို့သတိပေးနေတာဖြစ်ပါတယ်ဒါကြောင့်သင်ကိုယ်တိုင်လည်းမာနရဲ့ချုပ်နှောင်မှုတွေလွတ်မြောက်ပြီးတော့သူတစ်ပါးကိုလည်းလွတ်မြောက်ခြင်းပေးနိုင်တော်သူဖြစ်ဖို့ရန်အတွက်ဘုရားရှင်သင်ပေါ်မှာအထူးပဲပိတ်သိပေးပါစေ။သရှင်သောဝိညာဉ်တော်ရဲ့အာကြီးသောတက်ရောက်ခြင်းအသင်းအတ္တရာမှာဖြစ်ရှံစွာရှိပါစေလို့ဤညာကနေဆုတောင်းပါရစေ။ဘုရားရှင်သင်ကိုထူကောင်းကြီးပေးပါစေ
။ဒီအစီအစဉ်လေးအပြင်သင်ရဲ့အတ္တမှာကောင်းကြီးဖြစ်မယ်ဆိုတော့ကျွန်တော်ယုံကြည်ပါတယ်။ဗီဒီယိုကြည့်ပြီးခံယူလို့သူများအတွက်အပတ်စဉ်တရားဟောခြင်းများ Bible Study ကြီးမွန်ကုွယ်ခြင်းနဲ့အခြားသောအကြောင်းအရာတွေဟာသင်အတွက်အဆင်သင့်ရှိနေပါတယ်။ YouTube မှာ The City Space TV လို့ရိုက်ထည့်လိုက်တဲ့အခါကျွန်တော်တို့ကိုတွေ့ရှိမှာဖြစ်ပါတယ် Subscribe လုပ်ခြင်းအပြင်ဒေနဲ့ထက်ချက်မကွာအမြင်ရှိနေပါပါဒါအပြင် Facebook မှာလည်း The City Yangon လို့ရိုက်ထည့်လိုက်တဲ့အခါတည်င်းအချက်အလက်နဲ့ poster တွေကိုအချိန်နဲ့တပြေးညီတွေ့ရှိအောင်မှာဖြစ်ပါတယ်ခင်ဗျာ The City Podcast ကိုနားထောင်တိုင်းဖ ያ သခင်ရဲ့ထူကြသောဖွင့်ပြချက်နဲ့ကောင်းကြီးမင်္ဂလာများခံစားမိကြအောင် ကျွန်တော်ဆူတောင်းရင်ဒီစီဇန်လေးကိုဒီမှာပဲညံ့ပါပါစေခင်ဗျာ။